မင်္ဂလာပါခုဆိုရင်တော့အာလူဖို့ဖို့အချိန်ပြန်လဲကြောက်လာပြီဖြစ်ပါတယ်ဒီနေ့စီဇန်လေးရဲ့ host ကတော့ကျွန်တော်ရဲ့ podcast ကိုအမြဲတမ်းနားထောင်နေတဲ့ကြည့်ရှုနေတဲ့ viewers တွေ listener တွေရဲ့မေးခွန်းလေးပဲဖြစ်ပါတယ်အဲဒီတော့ပထမဆုံးကျွန်တော်ကိုမေးခွန်းလေးတွေနဲ့ကူပြီးတော့ host လုပ်ပေးတဲ့သူတွေအားလုံးကျေးဇူးအများကြီးတင်ပါတယ်မေးခွန်းလေးတွေလည်းရန်ကောင်းပါတယ်ကျွန်တော်ကတော့ဒီနေ့ guest ပါအဲဒီတော့ကျွန်တော်ဒီနေ့တော့စူးစမ်းပြီးတော့မေးခွန်းလေးတွေကိုအာ unfiltered ပေါ့နော်ကျွန်တော်ရဲ့ပေါ်လာတွေကိုကျွန်တော်ရဲ့မိသားစုတွေကိုပြောနေတာကျွန်တော်ဖြေသွားပါမယ်။အဲ့တော့ပထမဆုံးမိကွန်လေးကတော့တိတ်တူတူထွန်မိထားတာပေါ့နော်။အသက်20တုန်းကနဲ့အခုနဲ့ဆိုကိုကိုကိုဘာတွေကွာခြားသွားပြီလို့ထင်လဲတဲ့။အသက်20ဆိုတော့လွန်ခဲ့တဲ့8နှစ်ပေါ့နော်။ကျွန်တော်အခု28နှစ်ရှိပါပြီ။အသက်20တုန်းကကျွန်တော်ကတက္ကသိုလ် second year Glasgow မှာတက်နေရ။ဘာတွေကွာသွားလဲဆိုတော့အဲ့တုန်းကတော့ចောင်းသားပေါ့နော်။အခုကတော့ဆရာမဖြစ်သွားပြီ။အဲဒီတော့အသက်20ဇေယျသွားပြီးတော့28နှစ်ကြာရင်တော့မင်းဆရာဝန်ကြီးဖြစ်နေပြီ။အဲကောင်မလေးလက်ရှိတယ်။ကိုပိုင်ကားလေးလက်ရှိတယ်။ဒါမဲ့အမေတော့ဆုံးသွားပြီဆိုကျွန်တော်ကတော့ဟန်ဟောဆရာလေးပဲပေါ့နော်။အဲဒီတော့တော့ဆေးကြောင်းအောင်မလို့လည်းမသိဘူး။ရာကြီးစားရှိသွားမလို့လည်းမသိဘူးပေါ့နော်။အမေဆုံးသွားမယ်လို့ဆိုပိုတော့မသိဘူးပေါ့နော်။ဒါမဲ့လည်းဒါ live ပဲလीနော်။အဲအဲဒီတော့ဒါတွေကတော့ကွာခြားသွားတယ်ပေါ့နော်။နောက်ကတော့အဲ့တော့ကျွန်တော်ရဲ့ daily life ပါလေရမ်းကိုဘယ်လိုပြောရမလဲ monotonous ဖြစ်တယ်ပေါ့နော်မြန်မာလိုတော့ဘယ်လိုအတိအကျပြန်ရမလဲမသိဘူးအဲကျွန်တော်မနက်နိုးတယ်မနက်နိုးလို့ရှိရင်အဲကျောင်းသွားမယ်တက္ကသိုလ်မှာ lecture တွေတက်မယ် second year ဆိုတော့ second year mostly ya clinical placement ပါညာမှာပါသေးဘူးနည်းတယ်အဲ့တော့တက္ကသိုလ်မှာပဲတနေကုန်ဖြစ်တာများတယ်နေ့လည်စာကိုတက္ကသိုလ်မှာစားမယ်ပြီးရင်9 night ဆိုလဲ cherry ပြီးပြီအဲ့ဆိုရင် gym ကိုသွားမယ် gym ဆော့ပြီးလို့ရှိရင်ကြားရက်ကတော့အပြင်မှာပဲစားတာများတယ်အဲ့တော့ maybe ဒီ Marks and Spencer တို့ဘာလို့ Tesco တို့က sandwich လေးဝယ်စားမယ်မဟုတ်ရင်လည်းဒီကျွန်တော်တို့တက္ကသိုလ်မနားမှာ Ashton Lane ဆိုတာရှိတယ်အဲ့ Ashton Lane မှာရှိတဲ့ burrito ဆိုင်လေးတော်လေးစားလို့ကောင်းတယ်အဲ့ရ burrito ဆိုင်စားမယ်အဲ့ဒါပြီးရတယ် library ကိုသွားမယ် library မှာအဲည7:00လောက်ထိနေမယ်ပေါ့နော်ပြီးရင်အိမ်ပြန်တယ်ဒါပဲပေါ့နော်တော်လေးတော့ပြင်ဖို့ကောင်းတဲ့ life ကရှားတောက်ကြနေလို့ပါလို့ဆိုရင်တော့လို့တကယ်ချင်းနေအိမ်မှာသွားဆုပြီးတော့နေရမှာခရစ်စတီနာဆိုတာရှိတယ်ကျွန်တော်မြန်မာအမကြီးမြန်မာစီနီယာပေါ့ကျွန်တော်3တန်းကြီးတယ်တက္ကသိုလ်မှာသူကခုတော့ US မှာဆရာဝန်ကြီးဖြစ်နေပြီသူစီသွားပြီးတော့ကျွန်တော်တို့သူတို့ကတောက်ကြစားကြတယ်ကျွန်တော်ကအရန်လိမ်မှာအရန်လိမ်မှာဆိုတော့ဘယ်လိုလဲဆိုတော့အမေကငငယ်တော့ပြောထားပါဘောနော်ငါဘာတီလာလုံးအောင်ထင်ရမယ်ဆိုတော့တကယ်ချင်းနေဘလောက်ရတိုက်တိုက်ဘာတိုက်တိုက်တောက်ဘူးတော့မတော့အတင်းညင်းအတင်းပစားတဲ့ထိုးလိုက်လဲကျွန်တော်ရမတော့ဘူးရမတော့ဘူးသူတို့နဲ့လိုက်ပြီးတော့သူတို့အိမ်မှာမြန်မာကားတွေပဲကြည့်ရင်ကြည့်တခြင်းတွေပဲနားထောင်နားထောင်မုတ်တွေစားပြီးရင် usually ကအဲ့လို Friday night Saturday night ဆို club သွားရမယ် club ကိုလိုက်ပါ club မှာလည်းအကုန်လုံးကမူးယူနေကျွန်တော် AC ပဲရေလေးတောက်ပြီးတော့တောင်းကြတယ်ကျွန်တော် music ကိုကြိုက်တယ်လေအဲ့တော့အဲ့လိုလိုက်ပျော်ပေါ့နော်အဲ့ဒါတော့ second year life second year မှာကျွန်တော်နည်းနည်းလေးစပြီးတော့ကြည့်ကောင်းလာပြီပေါ့နော်ကြည့်ကောင်းလာဆိုတာငငယ်တော့ကျွန်တော်ဝါလဲဝါရဲအနာမှာလဲဝတ်ချန်နေအများကြီးပဲခုလဲဝတ်ချန်မှာတော့ကျန်နေရောနော်အဲ့တော့ကျွန်တော်အဲဒီ college မှာစပြီး gym ဆော့တော့ gym ဆော့တာကဒီ uni second year လောက်မှာတော်တော်လေးတည်တာလာတယ်ခဏကောလည်းကိုယ်ရေးစစ်လာလူတက်နည်းလေးကြီးကောင်းလာတော့အဲကောင်မလေးပါလေးစထားတာပေါ့နော်အဲတော့ကျွန်တော်ကောင်မလေးတွေကိုအပြင်မှာစကားပြောပြီး date ခေါ်မှာကြောက်တယ် I think ကောင်မလေးတယောက်ဖဲလာမသိဘူးကျွန်တော်အဲ့လိုမျိုးအပြင်မှာ courage မနေယူပြီးတော့ date ခေါ်ပြီး first date နဲ့ပဲပြီးသွားပါအဲ့တော့ကျွန်တော်တို့ဒီ tinder တို့ဘာလို့စပြီးတော့ခေစားလိုက်ပေါ့နော်အဲကျွန်တော်အလိုဖုန်းမှာတော့ skill ပိုင်တယ် tender ဘာညာမှာစကားပြောတာကျွမ်းအဲ့တော့အဲ့လိုမျိုးဒိတ်တွေသွားတယ်အဲမြန်မာပြည်ပြန်လာလို့ရှိရင်လည်းမြန်မာပြည်မှာလည်းအဲ့လိုပဲကျွန်တော် Facebook တွေပါတယ် Instagram တွေပါကောင်မလေးတွေလို့ပြန်လန်းပေါ့ဗျာ DM တွေပါလို့လည်းပေါ့စကားတွေပြောတော့အဲ့မှာအဲ့တော့ရန်ကုန်ပြန်လဲတစ်ခါတစ်ခါပြန်ရန်ကုန်မှာကောင်မလေး like နှစ်လလောက်ပြန်လို့ရှိရင်နော်ကောင်မလေး၄-၅ဟောက်လောက်ရှိရဲ့ date လျှောက်သွားတာပေါ့နော်အဲ့တော့တစ်ခေါက်ဆိုမှမရရအဲကျွန်တော်ကအဲ့တော့အငယ်ချင်းတွေနဲ့မြန်မာပလာဇာ Harry's Bar ကိုရောက်တယ်။ Harry's Bar ကိုရောက်နေပြီးတော့အဲ့ဒါနဲ့ကျွန်တော်ကကောင်မလေးတစ်ယောက်ကိုအဲ့ဒီမြန်မာပလာဇာအပေါ်ဓာတ်မှာ shops တွေမှာချိန်ထားတာ။ချိန်ထားတော့ Harry's ရောက်ပြီးတော့ကျွန်တော်ကအဲ့ချိန်ထားတာကိုမိသွားတယ်။မိသွားပြီးတော့နောက်ထပ်ကောင်မလေးတစ်ယောက်က message ပို့တယ်။ဘာလုပ်နေရလဲဆိုတော့ငါက Harry's ရောက်နေတာဆိုတော့အဲ့သူကဟာငါကကဘာကြီးပြားလမ်းမှာလမ်းကြုံနေတယ်ဝင်လာခဲ့မယ်နော်တဲ့။နော်အေးဝင်ခဲ့ဝင်ခဲ့ပေါ့။ပြီးတော့မှခဏနေတော့အပေါ်ဓာတ်မှာချိန်ထားကောင်မလေးပြောငါခဏနေရောက်တော့မယ်နော်တဲ့။အဲ့နဲ့တီးရောဘယ်လိုလုပ်ရမလဲပေါ့။အဲ့နဲ့ငွေချင်းတွေပြောထားတယ်။အဲ ဒီတယောက်ကတော့ Harris ကိုလာမယ်မင်းတို့ Harris မှာစောင့်နေသူ့ကိုစောင့်နေပါတော့သူ့ကိုစောင့်ပြီးချိန်ဆွဲတာပြီးတော့အဲ့ဒါအပေါ်ကထုံကအခုတက်သွားမယ်ပေါ့နော်နောက်တစ်ယောက်ကရောက်တော့မယ်ဆန်နေနောက်တစ်ယောက်ကအပေါ်ထဲမှာသွားတွေ့ပြီးတော့မှဟိုဖုန်းလာခြင်းအောင်ဆောင်းပါအမေစီကဖုန်းလာနေတယ်ဆိုပြီးအမေစီကဖုန်းလာနေဆိုပြီးအမေကဈေးဝယ်လို့ပြီလာမင်းနဲ့လာခေါ်တော့မပြောဘူးအဲ့ဒါနဲ့အဲ့ဒီအပေါ်ထဲမှာဈေးဝယ်ဖို့ဈေးတူတူဝယ်တဲ့ကောင်မလေးကိုထားခဲ့ပြီးအောက်ထပ်မှာ Harris မှာသွားတွေ့ Harris မှာတယောက်ကိုလည်းမြန်မြန်တွေ့အိမ်ပြန်ရတယ်ပေါ့နော်အဲ့ဒါတော့မှတ်တရားပါပဲအဲဒါမှမဟုတ်ခုလိုမှုတော့အခုကငြိမ်းသောပါပြီတယောက်ဆိုတယောက်ပဲပေါ့နော်အဲ့ဒါလေးကွာတယ်နောက်တော့second year တုန်းကတော့ကျွန်တော်ကရာရာအရန်ဟိုဒီ dreams တွေ ambitions တွေအရန်ကြီးတယ်ပေါ့နော်ကျွန်တော်စေချောင်းအောင်အဓိကတက်ခဲ့တဲ့အကြောင်းညာလဲကျွန်တော်အဖွားရဲ့ဇာတိဖြစ်တယ်ပေါ့နော်ချင်းတောင်မှာဒီနေ့အလုပ်ပြန်လုပ်ချင်တယ်အဲ့ဒါဘလို့ဖြစ်တာလဲဆိုတော့အဲ့ဂျိုးဂျာတောင်ပံခတ်တန်းဂျင်းထဲတာအဲ့စာအုပ်ကဂျင်းထဲတာအဲ့စာအုပ်ဖတ်ပြီးတော့ဂျိုးဂျာလိုပဲချင်းတောင်မှာဆရာမလုပ်မယ်ဆိုပြီးဖြစ်တာအဲ့ဒါလည်းမကဘူးကျွန်တော်တနေ့ကြလို့ရှိရင်ကျွန်တော်ပြောလို့ရှိရင်ဒီ policy making နေ public health တွေကာကွယ်လူမှုဆေးပညာတွေအရင်ရောက်လာပါတယ်ကျွန်တော် gain ဆော်ရအောင်မလို့ first person လို့တနက်ပြစ်တာပဲမဆော်ကျွန်တော်လည်းအပေါ်ကနေပြီးတော့ဒီမျိုးတွေစောက်တာတို့စီမံခန့်ခွဲတာတို့ဘောလုံးဆိုလဲဘောလုံး game ကိုကျွန်တော်လို့တယောက်ချင်း control လုပ်တာကျွန်တော် manage လုပ်ရတာကိုကျွန်တော်စိတ်ဝင်စားတာဝန်သာပါတာနဲ့ဟိုတနေ့ကြရင်ကျမရဲ့ဝင်ကြီးဖြစ်ချင်တယ်ပေါ့နော်အဲ့ဒီလောက်ထိကိုကျွန်တော်ရဲ့ ambition တွေအကြီးမားတယ်ပေါ့နော်ကျမအဝင်ကြီးလုပ်မယ်ဒီမြန်မာပြည်ရဲ့ကျန်းမာရေးကိုတစ်ဖက်တစ်လက်နဲ့မြင့်တင်မယ်နောက်ကျွန်တော်ဟိုပညာရေးကိုလည်းအရင်ဝန်သာပါတယ်ကျွန်တော်အမေကိုရန်လည်းဆရာမဖြစ်တယ်ပေါ့နော်အဲ့တော့ငယ်ငယ်လေးတည်းကကျွန်တော်ကဒီအမေကကျတော့ဒီအင်္ဂလိပ်စာသင်တယ်သူကိုရန်ကလည်းဒီ British Council ဆို American Center နဲ့အများကြီးထိတွေ့နေတယ်အဲ့ဒီမှာလည်းသူက course တွေ seminar တွေလုပ်နေတော့သူကဒီ modern teaching နဲ့အရင်ထိတွေ့ကျွန်တော်ငယ်ငယ်လေးတည်းကအဲ့လိုမျိုးဒီမြန်မာရှေးရိုးစွဲစာသင်နည်းတွေအပြင်ကိုဒီ modern စာသင်နည်းတွေနဲ့လည်းရင်းနှီးတော့ဒီ education system မှာဘယ်လိုမျိုးပိုကောင်းလောက်အောင်လုပ်ရမယ်ဆိုတာတိလဲတိနေအဲ့တော့ passionate လေးဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်ဒီဖြစ်နိုင်လို့ရှင်တော့ health တင်မကောက်ဘူးပေါ့နော်ဒီ education အပိုင်းမှာလည်းမပြောတိုးတက်မြင့်တင်ခြင်းနေပေါ့ဗျာအဲ့လို ambition ကြီးကြီးရှိတာပေါ့ဒါပေမဲ့ဒီလိုနှစ်တည်းကြာလာတာနဲ့အမျှနောက်ပြီးတော့ဒီကြားထဲမှာလည်းပေါ့နော်ကျွန်တော်တို့ဆီမှာလည်းမထင်မှတ်တဲ့အဖြစ်အပျက်တွေကလည်းအများကြီးဖြစ်တဲ့ဖြစ်လာတဲ့အတူပို့ပြီးတော့ရင့်ကျက်လာတာပဲပြောရမလားဘယ်လိုမျိုးရည်မှန်းချက်တွေ dream เนี่ยတော့တကယ်ဖြစ်နိုင်တယ်ဘယ်လိုမျိုးရည်မှန်းချက်တွေ dream เนี่ยတကယ်မဖြစ်နိုင်ဘူးဆိုတော့ပို့ပြီးတော့တိလာတော့ဗောနော်နည်းနည်းလေးပို့ပြီးတော့ realistic ဖြစ်လာတယ်လို့ပြောရင်လည်းရတယ်တစ်ဖက်ကပြောမယ်ဆိုလည်းဘယ်လိုပြောလို့ရလဲဆိုတော့အရင်တော့ရည်မှန်းချက်တွေမကြီးမဟုတ်လို့ပြောလို့လည်းရတယ်ဗောနော်အခုကတော့28နှစ်သားတယောက်ရဲ့ရည်မှန်းချက်ကတော့ဘယ်လိုဖြစ်မလဲဆိုတော့ကိုရဲ့ဘေးနားမိသားစုတွေကိုချစ်ရတဲ့သူတွေကိုကိုတတ်နိုင်တော့ကိုယူဆိုင်နိုင်ခြင်း ਨੇ သူတို့ဖြင့်အဖိုးဖွားပေါ့နော်ဖိုးဖွားအခုဆိုလို့ရှင်80နောက်ကတ်လာပြီဒါပေမဲ့သူတို့အခုဒီကျမ်းမာရေးကောင်းနေတော့မယ်အဲ့တော့သူတို့တနေ့နေ့မှာအိပ်ရတဲ့လဲသွားတဲ့အချိန်မှာကျွန်တော်သူတို့ပြုစုပေးခြင်း ਨੇ အဲ့ဒီဇာနာလေးရှိတယ်ထုံဒီလကောက်မယ်အဖေသက်ကြီးလာတဲ့အခါမှာလည်းအဖေကိုဘယ်လိုပြုစုပေးနိုင်မလဲပေါ့နော်အဖေ UK မှာလာနေခြင်းလဲ UK မှာခေါ်ထားမှာပေါ့ဒါမှမဟုတ်လေအဖေကဒီနားမှာပဲနေနေဆိုလဲ maybe အခြေအနေတွေကတော့မတူနိုင်အောင်လေနော်အာကျွန်တော်လဲဒီအာရှတနိုင်ငံမှာမြန်မာပြည်နဲ့နေတဲ့နိုင်ငံမှာလဲပြန်ရောက်ချင်းရောက်နေနိုင်မယ်ပေါ့နော်အဓိကကတော့ကိုကိုရိုင်းကဆရာဝန်ဖြစ်နေတဲ့အတွက်ကိုတကယ်ချစ်ရတဲ့သူတွေကိုအဲ့လိုကျမရေးအားနဲ့နဲ့အချိန်ချိုးတက်နေအချိန်နေနောက်ဆုံးအချိန်နေမှာအတူရှိချင်တယ်ပေါ့နော်အဲ့ဆန္ဒလေးရှိတယ် now ဒီဆရာဝန်အလုပ်တင်မကသေးဘူးနော်ကျွန်တော်ဒီဝါသနာပါတဲ့ဒီ vlogging ကိုလည်းလုပ်ချင်တယ် now ဒီကတော့အေးချမ်းချမ်း peaceful life လေးဖြစ်ချင်တယ်ပတ်စံနေပါတယ်ဘလောက်အများကြီးရှိရမယ်အိမ်ဘလောက်အကြီးပိုင်ရမယ်ဆိုတာမျိုးမရှိဘူးပေါ့နော်တခြားဟိုဝင်ကြီးဖြစ်ချင်တယ်ဘာညာတွေကတော့ bye bye ပဲအဲ့ဒါတွေကတော့စိတ်ထဲမှာမထားတော့အဲ့ဒါတွေကအဲ့လိုလေးကြွားသွားမယ် now innocence လို့ပြောမှာပေါ့နော်အသက်20ဆိုတာတော့အရင်ဟို life မှာ innocent ဖြစ်သေးတယ်ပေါ့နော်အခုချိန်မှာတော့လည်းတက်တဲ့ကြီးလာတဲ့အမြလူတွေအများကြီးနဲ့ပေါင်းသင်းဆက်ဆံလာတာနဲ့အမြလူကတော့အရင်လိုအဖြူတဲလေးပဲတော့လည်းမဟုတ်တော့ဘူးပေါ့နော်ဒါပေမဲ့လည်းညစ်ပတ်နေတာမဟုတ်ပါဘူးလောက်ပါပဲဘာကြီးကောပါလဲဆိုတော့အဲ့ဒီမှာပဲတစ်ဆက်တွဲပေါ့နော်အဆုမြတ်နိုးအောင်မိထားတာဘဝမှာတံပိုးထားရဆုံးရတဲ့ဆိုတော့ ကျွန်တော်မှတန်ဖိုးကြီးတဲ့အရာဆိုလို့ကျွန်တော်ရဲ့မိသားစုရှိတယ်ကျွန်တော်တန်ဖိုးထားရတယ်ကျွန်တော်ရဲ့ကျန်းမာရေးရှိတယ်ကျွန်တော်ရဲ့အရင်းအနှီးဆုံးတငယ်ချင်းတွေရှိတယ်နောက်ကျွန်တော်ရဲ့ကောင်မလေးလည်းရှိရပါတော့အဲ့တော့အထားရဆုံးဆိုတာထက်ဒါတွေကတော့ကျွန်တော်တကယ်တန်ဖိုးထားရတဲ့အရာတွေပေါ့နော်ကျွန်တော်မှစိတ်ကြီးကြီး physical belongings တွေပါတယ်လည်းဘာမှမရှိပါဘူးအဲ့ဒါတွေကကျွန်တော်တို့လည်းအရေးမပါဘူးသူတို့ဖြစ် family ကဘာကြောင့်အရေးပါလဲဆိုတော့ဒါလူတယောက်မှာကိုယ့်ရဲ့ဒါအရင်းနှီးဆုံးလူတွေပဲပြီးတော့သူတို့ဖြင့်2021မှာ covid မှာကျွန်တော်အမေမထင်မှတ်ပဲဆုံးသွားတဲ့အခါမှာဒီ family ရဲ့ value ကိုပို့ပြီးတော့တိလာတယ်အဲကျွန်တော်2019နောက်ဆုံးမပြောဒီဇင်ဘာ holiday ပြန်လာတော့ကကျွန်တော်တို့အမေနဲ့အဖေနဲ့အတူတူကျွန်တော်တို့ငပလီသွားတယ်ငပလီသွားပြီးတော့ကျွန်တော်တို့နောက်ဆုံးညီလေးဆေးကန်းပြောက်ပေါ့နော်ဘန်ကောက်ကိုသွားတယ်အဲတော့ဘန်ကောက်မှာကျွန်တော်နောက်ဆုံးအဲ့ဒီဘန်ကောက် BTS ကိုလိုက်ပို့တယ်ပေါ့နော်အမေကကျွန်တော် BTS နဲ့နောက်တူနာဘုံမီကိုလင်းမြန်စီးဖို့အဲ့မှာပြောလိုက်တဲ့ goodbye อ่ะကျွန်တော်တို့ကဒီနောက်ဆုံး goodbye ဖြစ်သွားမှာကျွန်တော်မထင်ခဲ့ဘူးအဲ့တော့အဲ့တော့အခုချိန်မှာကျွန်တော်ဘာတွေပြောင်းလဲသွားလဲဆိုလို့ရှင်ကျွန်တော်မိသားစုကိုတွေ့တဲ့အခေါက်တိုင်းမှာဒါကကိုယ့်ရဲ့နောက်ဆုံးအခေါက်ဆိုတာဖြစ်နိုင်တယ်ပေါ့နော်အဲ့ဒီဟာလေးကိုစိတ်ထဲမှာထားထားတယ်အဲ့ဒါလည်းကျွန်တော်တို့နဲ့ရှိနေတဲ့ moment နဲ့ကျွန်တော်တမိုးထားတယ်ပေါ့နော်ဒါကြောင့်လည်းကျွန်တော်အခုမာဘီယိုအခုဒီ podcast recording လုပ်နေကျွန်တော်မိုင်းပြောင်းနေရပေါ့နော်တကယ်တမ်းဒီ podcast ကကျွန်တော်ကညီလေးရဲ့အဖေရဲ့နဲ့ကျွန်တော်ငွေဆောင်သွားတော့မှ record လုပ်ထားပြီးသားဒါပေမဲ့ကျွန်တော်ပြန်နားထောင်ကြည့်တော့ကျွန်တော်မိကွန်းတွေကိုအခုကျွန်တော်ဖြေနေလို့မျိုးရှင်နေရဖြေနေရမျိုးမဟုတ်ဘဲနဲ့ကျွန်တော်ဘယ်လိုပြောရမလဲလူနာထောင်လို့ကောင်းဖြေနေရမျိုးပုံဖြစ်နေဗျာပြောတာတော့အမှန်တည်းပြောတာပဲဒါပေမဲ့ကျွန်တော်ဒီထက်ပိုပြီးတော့ဟိုကိုယ့်ရဲ့ family လို့ကိုယ့်ရဲ့ border လို့ကျွန်တော်ပြောလို့ရမလို့ဆိုတော့ဒါက2023 special podcast လေးဖြစ်နေပြီးတော့လူတွေကဒီ podcast ကို나이နဲ့ချိန်ပေးပြီးနားထောင်အောင်ပါလေအဲ့တော့ကျွန်တော်ဒါကြောင့်ကျွန်တော်အနောက်မှာ beach background ထားပါဆိုကျွန်တော်ဒီ podcast ကိုကျွန်တော်ဝေးဆောင်မှာအဲ့လို beach background record လုပ်ထားပြီးသားဒါပေမဲ့အဲ့ဒါမကြိုက်လို့ကျွန်တော်အိမ်မှာပဲဒီ beach background တက်ပြီးကျွန်တော်ပြန်လုပ်ထားတာပါဆိုတော့အိမ်မှာအရန်ရှုပ်ပွားနေမီးကလည်းမလာဘူးမီးမလာတော့အဲ့ဒီဒီ generator နဲ့ plug ထိုးလို့ရတဲ့နေရာဒီနေရာပဲရှိတာဒီနေရာကပြောရရင်မီးဖို့ကြောင်မီးဖို့ကြောင်ဆိုဘလို့မှဟိုကြည့်လို့မကောင်းဘူးအဲ့တော့ကျွန်တော်ဒီဟာလေးအနောက်က background လေးထည့်ထားတာပေါ့နော်အဲ podcast ကို Spotify နဲ့နားထောင်နေလို့ဆိုတော့မြင်ရမှာမဟုတ်ဘူးအဲ basically background ဒီအုံးမင်လေးနဲ့ဒီရေလိုင်းလေးတွေပါတယ်ပေါ့နော် okay အဲ့တော့တမောထားအောင်ရပါပေါ့နော် family နောက်ကျမ်းမာရေးကျမ်းမာရေး again အမေဆိုလို့ရှိရင်ဒီ asthma လွယ်လို့ဘာမှယောဂထွေးထူးရှိတာမဟုတ်ပေါ့နော်ဒါပေမဲ့ဒီ covid လို့ဟာကြီးဖြစ်လာတဲ့ခါမှာမထင်မှာပဲဆုံးသွားတယ်ဒီတိုင်းပဲကျွန်တော်တို့ဒီဆေးရုံမှာကျတော့အများရန်ဒီတေကျင်းတရားနဲ့ထိတွေ့နေရတာပေါ့နော်ဒီနေ့မှာတော့ကိုယ်ကလုံးဝအကောင်ကြီးဘာယောဂမှာလည်းမရှိဘူးကျမ်းမာနေတယ်ဟိုဆေးကန်းဆိုဆေးရုံဆေးကန်းဆိုလုံးဝတော့ဘယ်လိုပြောရမလဲတစ်နှစ်လောက်နေမှာတစ်ခါတော့သွားတာမဟုတ်ဘူးဒါပေမဲ့လည်း life မှာမထမ်းမထားရအများကြီးဖြစ်နိုင်တယ်အဲလမ်းလျှောက်ထွက်နေတယ်ပဲကားကိုဝင်ကျုံသွားတာမျိုးဖြစ်နိုင်တယ်ဒေါ်လာစားရေကူးနေရေနစ်သေးတာမျိုးဖြစ်နိုင်တယ်ပေါ့နော်အဲမျိုးတွေအများကြီးရှိတဲ့အတွက်ခုချိန်မှာကိုကကျမ်းမာနေတယ်မျက်လုံးကောင်းတယ်နားကောင်းတယ်သွားကောင်းတယ်ခြေလေးခြေနှစ်ချောင်းလုံးလက်နှစ်ချောင်းလုံးလက်အကောင်းပဂတိတိုင်းဖြစ်နေတယ်ဘာမှစိတ်ပူစရာယောဂါလည်းမရှိဘူးပေါ့နော်ဒါပေမဲ့မထမ်းမထားတဲ့ event တွေကြောင့်ကိုကဒီရပုံလဲသွားနိုင်တယ်ကိုကဒုက္ခိတဖြစ်သွားနိုင်တယ်ကိုကဒီဘယ်လိုပြောမချွေးဆိုလို့ရှိရင်ဒီစာပိုက်တွေအများကြီးထည့်ထားတာချိုးဆိုလို့ရှိရင် E8 တွေခဏကိုမှတွဲထားရတယ် C byte တွေတွဲထားရတယ်မသွားချင်တိုင်းမသွားနိုင်တော့လာချင်တိုင်းမလာနိုင်တော့လူများကို rely လုပ်နေရပေါ့နော်အဲ့ဒါမျိုးကြီးကိုကျွန်တော်မဖြစ်ချင်ဘူးအခုလည်းမဖြစ်ချင်ဘူးကြီးလာတဲ့ခါမှလည်းမဖြစ်ချင်ဘူးအဲ့တော့ကျွန်တော်အခုကျွန်တော်ရဲ့ health ကိုကျွန်တော်တော်တော်လေးကိုတန်ဖိုးထားပါတယ်နောက်တစ်ခုကတော့ကျွန်တော်ရဲ့တငယ်ချင်းတွေပေါ့နော်ကျွန်တော်ရဲ့ဒီအခက်အခဲဆုံးဆိုတဲ့အချိန်မျိုးတွေမှာကျွန်တော်ဘေးနားမှာကျွန်တော်ဝိုင်းပြီးတော့အားပေးတဲ့တငယ်ချင်း၊ကူညီပေးတဲ့တငယ်ချင်းဒီအခက်အခဲတွေကိုဘယ်လိုကြောအောင်လုပ်ရမလဲလို့အကြံပေးတဲ့တငယ်ချင်းကို့လူတွေဝိုင်းပြီးတော့ဆဲနေဆိုနေတဲ့အချိန်မှာကို့ဘက်ကနေရက်တီပေးတဲ့တငယ်ချင်း publicly ကိုသူတို့ကိုယ်တိုင်ဝိုင်းပြီးအဆဲခံပေးတဲ့တငယ်ချင်းဆိုတာကျွန်တော်လက်ငါးချောင်းမပြေဘူးပေါ့နော်။အတငယ်ချင်းမဟုတ်ဘဲနဲ့တခြားဟိုကို့ဝိုင်းပြီးတော့ဆေးရောကိုပါ protect ဝိုင်းလုပ်ပေးခဲ့တဲ့ကိုအားပေးတဲ့လူတွေကိုအတိုင်းဝန်တဲ့လူတွေရှိရပါတော့เนาะဒါပေမဲ့အဲ့လိုတငယ်ချင်းစစ်စစ်ဆိုတာတော့တော်တော်လေးကိုရှားပါတယ်အဲ့တော့ကျွန်တော်ဒီတငယ်ချင်းတွေကိုလည်းကျွန်တော်တံပိုးထားတယ်ခဏလေးเนาะ record လုပ်နေနေအပြီးပြန်လာလို့မီးပြန်ချိန်လိုက်အောင် အဲ့တော့တငယ်ချင်းပေါ့နောက်ထပ်တံပိုးထားတော့ဒီမှာဘီလျက်စမီပေါ့ခွဲကြည့်ပြီးပြန်လာပြီဟောသိတယ်အဲအဲ့ဒါပြီးတော့အဲကျွန်တော်ရဲ့ဒီကောင်မလေးပေါ့နော်မီရှယ်ဆိုလဲကျွန်တော်လည်းမီရှယ်နဲ့တွေ့ရပုံတစ်ခါလည်းပြောပြလိုက်တော့မီရှယ်နဲ့ဘယ်လိုတွေ့ရလဲဆိုတော့ကျွန်တော်2020တင်တယ်နော်20 21အမေဆုံးပြီးတော့နောက်ကျွန်တော်ရန်ကုန်ပြန်သွားတယ်ဟုတ်လား no no မဟုတ်2021မဟုတ်ဘူး2020 2020မှာ no 2021တက်မှာ no no 2021မှာအမေဆုံးတယ်အမေဆုံးတော့ကျွန်တော်ရန်ကုန်ပြန်လို့မရဘူးရန်ကုန်ပြန်လို့မရဘူးဆိုတာအဲ့တုန်းကကိုဗစ်တွေလည်းဖြစ်နိုင်ငံကြီးလည်းဖြစ်ရန်ကုန်ပြန်လို့မရဘူးအဲ့မှာကျွန်တော်အမေဆုံးဆုံးချင်းမှာကျွန်တော်အလုပ်တစ်ပတ်လောက်ပြတ်တယ်နောက်တစ်ပတ်လောက်ပြတ်ပြီးကျွန်တော်အလုပ်ပြန်ဝင်တဲ့အခါမှာကျွန်တော်ဝတ်ထဲကိုလူသစ်တယောက်ရောက်လာကျွန်တော်သတိထားမိတယ်ဒါပေမဲ့အဲ့လူကျွန်တော်မမြင်ရသေးဘူးအဲသူ့ရဲ့ note တွေပဲတွေ့တယ်အဲသူရဲ့သူ pharmacy note တွေပဲတွေ့နောက်တော့တစ်ရက်ကျတော့ကျွန်တော် row word ထဲကိုဖုန်းဝင်လာဖုန်းဝင်လာတော့ကောင်မလေးတယောက်ပေါ့နော်ဖုန်းခေါ်တာ can i speak to dr tin please အသံ malaysian accent နဲ့ပေါ့နော်မင်းသူစကားပြောတဲ့အတန်လေးကတော်တော်လေးကိုနော်နားထဲမှာ it's really cute အဲတော်တော်ချစ်ဖို့ကောင်းတော့တော်ချစ်ဖို့ကောင်းတော့အဲ့အတန်လေးကိုသတိထားမိတယ်ပေါ့နော်သတိထားမိပြီဆိုတော့သူလဲသူလဲပေါ့အေး Michelle ဆိုတာသူလဲပေါ့အဲ့ဒါနဲ့ကျွန်တော်အဲ့ဒီတစ်ရက်ကျတော့ဆေးရုံဆင်းတော့ကျွန်တော်ဘတ်စကားဆောင်ဘတ်စကားဆောင်နေနဲ့ကျွန်တော်ရဲ့အနောက်မှာပေါ့နော်ဘတ်စကားဒန်းစီရနေအောင်ရောက်လာကောင်မလေးမလေးတယောက်ကအဲ့လိုဘောင်းမီယာဟိုဂျင်သွားတဲ့ဘောင်းမီမျိုးလေးနဲ့အိတ်ကဟို LV ဟိုမိုနိုဂရမ် HGG လေးနဲ့အဲနောက်ဂျက်ကက်လေးဝတ်တာဟုတ်တယ်ကောင်မလေးကချစ်စရာလေးပေါ့နော်မီရှယ်များဖြစ်နေမလားမသိဘူးလို့ကိုဖုန်းထဲမှာကြားနေတယ်ပေါ့နော်ဒါပေမဲ့ तू ကလို pharmacist ဝတ်စုံနေပဲမျိုးဝတ်ထားရလဲမဟုတ်ဘူးဟို hospital ဟာလည်းမဝတ်ထားဘူးပေါ့နော်ဒီဘတ်စကားကြီးကောင်လည်းတွေ့ရတာမဲ့ဟုတ်မလဲဟုတ်နေမှာပေါ့လို့ကျွန်တော်ကသွားပြီးတော့မီရှယ်လာလို့သွားမိလိုက်တာဒါနဲ့ तू ကဟုတ်တယ်တဲ့တော့မရှိတော့ပဲဒါနဲ့မိတ်ဆက်တာပေါ့နော်ဇေယျာပေါ့ဖုန်းပေါ်မှာစကားပြောဘူးတယ်ဘာညာပေါ့ဒီမှာဘတ်စကောက်မှာစကားရိုက်ပါပြောနေနေဟိုတာဖြစ်သွားတယ်ပေါ့နော်ဟိုတာဖြစ်ပြီးတော့အဲ့မှာတစ်နှစ်လောက်ကြာတယ်ငွေချင်းဖြစ်ပြီးတစ်နှစ်လောက်ကြာပြီးတော့မှကျွန်တော်ကကျွန်တော်တို့ဆေးရုံကနေအလုပ်နောက်တစ်လုပ်ကိုပြောင်းတော့မယ်ကျွန်တော်ပြောင်းမယ်အလုပ်ပြောင်းတော့မယ်ဆိုတော့ကျွန်တော်ဆေးရုံကထွက်ပြီပေါ့နော်ဆေးရုံထွက်ပြီဆိုတော့အဲ့ဒါနဲ့သူကမရှိတော့ကျွန်တော်ဟို farewell လုပ်ပေးမယ်တဲ့သူ့အိမ်မှာ farewell လုပ်ပေးမယ်ဆိုတာနဲ့ကျွန်တော် farewell လုပ်တော့မှအဲ့နေကြမှာကျွန်တော်မထူတော့ဘူးဆေးရောင်နေပြန်တော့မှာပေါ့နော်ဆေးရောင်နေပြန်တော့မယ်ဆိုပြီးတော့ကျွန်တော်ကသူ့ကိုပြောလိုက်တာသူ့စိတ်ဝင်စားနေပေါ့နော်စိတ်ဝင်စားနေကြာပြီပေါ့ဒါပေမဲ့အဲ့လိုအကြောင်းကြောင်းကြောင်းပေါ့နော်ပြီးတော့ကျွန်တော်ကပြောရလို့ရှိရင်ဒီဆေးရောင်ကကိုယ့်ရဲ့လုပ်ပုတ်ကိုင်းမတ်နဲ့လည်းရည်စားမဖြစ်ချင်ဘူးရည်စားမဖြစ်ချင်တဲ့တော့ကျွန်တော်ပြောပြလိုက်တော့အဲ့ကြမှာတော့ကျွန်တော်သဘောကျနေတည်ပါတယ်တည်ပါပြီးတော့နောက်ထပ်တစ်လလောက်သူ့သူနဲ့စကားရပဲပြောရန်ကုန်ပြန်တော့ရန်ကုန်မှာစကားရဆက်ပြောပြတယ်အဲ့တော့ကျွန်တော်နဲ့သူနဲ့ကကျွန်တော်ဆေးရုံပြောင်းသွားနောက်ဆေးရုံရောက်တော့မှသူနဲ့ကရည်စားဖြစ်တာပေါ့နော်ဒါပေမဲ့လည်းအခုတော့လည်းသူနဲ့တွေ့လာတာတစ်နှစ်ကျော်ပြီအဲသူသဖြင့်သူကလည်းဘယ်လိုပြောရမလဲသူနဲ့ကျွန်တော် again တော်တော်လေးကိုမတူကျွန်တော်အဖေနဲ့မေးလို့ပဲအဲသူအားနေတဲ့ဟာတွေမှာကျွန်တော်ကအားသာတယ်သူအားသာတဲ့ဟာတွေမှာကျွန်တော်အားနေတယ်သူနဲ့ကျွန်တော်တွေ့ခေါ်စဉ်းစားတဲ့ပုံစံလည်းမတူဘူးဆိုတော့ကျွန်တော်တို့နှစ်ယောက်လုံးကဟိုဘယ်လိုပြောရမလဲ good teammates ပေါ့နော်အတင်းတဲမှာဆိုလို့ရှိရင်အဲသူကဘယ်တောင်မှဆိုရညာတောင်မှပေါ့အဲ့လိုမျိုးပေါ့အဲ့တော့အဆင်ပြေပါတော့သူလည်းသဘောထားပါတယ်နောက်သဘောထားသူ့ကိုလည်းတံပိုးထားပါတယ်ပေါ့နော်အမ်ငင်းခင်ရမေးထားတာပေါ့နော်ညီလေးနဲ့နှိုင်းရှင်ခံရတာမျိုးရောရှိတာတဲ့ရှိခဲ့ရင်စိတ်ဘလို့ထားလဲတဲ့မိဘတွေရဲ့ပြူစုပြူထောင်ခဲ့ပုံတဲ့ဆိုတော့ညီလေးနဲ့နှိုင်းရှင်ခံရတာမျိုးရောရှိလားဆိုတော့ကျွန်တော်ဘက်ကနှိုင်းရှင်ခံခဲ့ရတာမျိုးမရှိဘူးဒါမဲ့သူမွေးလာတော့ကျွန်တော်သူ့ကိုတော်တော်လေးကို jealous ဖြစ်တယ်ပေါ့နော်မနာလို့ဖြစ်တယ်ကျွန်တော်မှတ်မိတယ်မှတ်မိတယ်ဆိုတာမိဘတွေလည်းပြန်ပြောလို့ပါအဲထားပါတော့အမေရမိတယ်ညီလေးကိုကြည့်ပါအောင်ညီလေးချစ်စရာမကောင်းဘူးလားဆိုကျွန်တော်ကသူ့ကိုလှည့်တော့မကြည့်ဘူးတစ်ချက်လေး maybe like eye လေးနဲ့လှမ်းလို့လိုမျိုးလှမ်းလို့လည်းမဟုတ်ချစ်ဖို့ကောင်းချစ်ဖို့ကောင်းလည်းပေါ့တည်မလား for sure ပေါ့သူကကျွန်တော်ကတော်တော်လုံးက2D သောသားဖြစ်နေလာတာကျွန်တော်ဟိုကျွန်တော်အဖေဘက်မှာဆိုလို့ကျွန်တော် 2D သောမီးပေါ့နော် attention တွေကကျွန်တော်စီမှာပဲဒါပေမဲ့ဗညာမွေးလာတော့ attention ကတော့ဗညာစီရောက်သွားပါပေါ့နော်အဲ့တော့သူမွေးလာကြတော့ကျွန်တော်ထင်တယ်သူ့ကိုသိကြည့်မရဘူးပေါ့နော်ဒါပေမဲ့နောက်သူလေးလာသားမှကျွန်တော်အိမ်မက်တစ်ခုမက်တယ်အိမ်မက်ထဲမှာဘလို့မက်တာလဲဆိုသူ့မှာအဲဒီပေါ်ဒါဘူးလေးရှိသုံးတဲ့ပေါ်ဒါဘူးလေးရှိအဲဒီပေါ်ဒါဘူးလေးကမြောင်းနေကြွားတာမြောင်းနေကြွားတော့သူကအဲ့လိုသူလေးဘက်လေးလာသားလေးလို့လေးဘက်ထောက်ပြီးတော့လှမ်းယူတာလှမ်းယူတဲ့ခါမှာသူမြောင်းနေပြုတ်ကြသွားတာအိမ်မက်ထောက်မြောင်းနေပြုတ်ကြသွားပြီးသူ့အောက်ထဲကြွားသွားသူ့ကျွန်တော်ပြန်မရတော့ဘူးပေါ့နော်အိမ်မှာကျွန်တော်ညဘက်ကြီးမျက်ရည်တွေကြာပြီးငိုယိုပြီးတော့နိုးလာနိုးလာပြီးတော့မှညီလေးညီလေးဘယ်မှာလဲညီလေးဘယ်မှာလဲညီလေးမြောင်းနေကြသွားလားအဲ့မှာနိုးလာပြီးအဲ့မှာသူ့ကိုကျွန်တော်အရန်ချစ်သွားတာလို့ပေါ့နော်အဲ့တော့နှိုင်းရှင်ခံရတာမျိုးရှိလားဆိုတော့သနားဖို့ကောင်းတာမောင်မညာကသူကကျွန်တော်နဲ့တော်တော်နှိုင်းရှင်ခံရတဲ့အကြောင်းပါဆိုလို့ရှိရင် အဗညာပြောတဲ့ပုံအရဆိုလို့ရှင်အဲကျောင်းမှာပထမနေ့ဒုတိယနေ့လောက်ဆိုလို့ရှင်ဆရာမတွေကသူ့ကိုမသိသေးတဲ့အတွက်ဇီးရရဲ့ညီလေးဆိုပြီးတော့အရင်မျက်နှာသာပေးတယ်လို့သူကပြောတယ်သူ့ပေမဲ့တပတ်လောက်ကြာလာတော့သူ့ကျောင်းတည်လာတယ်မြတ်သူကတောင်းကျန်နေစာမလုပ်ဘူးပြောချင်တာရောက်ပြောတယ်ကဲတယ်အဲ့လိုလည်းဖြစ်ကောသူတို့ကဆရာမတွေအစာယူဟိုဇီးရနဲ့နိုင်တာပေါ့နော်ဇီးရတော့အလောက်လိမ်မာတာအလောက်စာကျိုးစားနေကဘာလို့လို့ဖြစ်တာလဲဒီလိုဖြစ်တာလဲပေါ့အဲ့လိုဖြစ်တော့မောင်မညာကတော့သိတဲ့အတိုင်းပဲ podcast အပိုင်း1ကိုနားထောင်ထားရင်လည်းဒီမှာပါနားမထောင်ရသေးလည်းပြန်သွားနားထောင်ပေါ့နော်အဲ့ဒီအပိုင်းတော်တော်လေးကိုကောင်းတယ်ကျွန်တော်လည်းကြိုက်တယ် listener လည်းတော်ကြိုက်တယ်ပေါ့နော် ဗညာကသူကတော့ဘာသူဘာပြောခရီးမဆိုင်ဘူးဟိုဘက်နားဝင်ဒီဘက်နားထွက်ပဲသူ့ကိုဘယ်လောက်ကျွန်တော်နဲ့နှိုင်းပြီးပြောလို့မခံချင်စိတ်ဖြစ်ပြီးကြိုးစားတာမျိုးလည်းမရှိဘူးကျွန်တော်နဲ့နှိုင်းပြီးပြောလို့စိတ်မကောင်းဖြစ်ဝမ်းနည်းသွားတာမျိုးလည်းမရှိဘူးပေါ့နော်ဒါမဲ့ဒါမျိုးကတော့ဆီယာမားတွေအနေနဲ့ရောမိပါတယ်နဲ့လုံးဝမလုပ်တဲ့နဲ့အရညီကို2ယောက်မောင်နှမ2ယောက်ဆိုတာတယောက်နဲ့တယောက်လုံးဝမတူအမွှာ2ယောက်ပိုရောင်ဆိုးသေးတယ်ဘယ်သူကတော့ပိုတော်တယ်ဘယ်သူကတော့အားကစားပိုလုပ်တာကောင်းတယ်ဘယ်သူကစာပိုကြိုးစားတယ်ဘယ်သူကတော့ socially ပိုကောင်းတယ်ဘယ်သူကတော့ရုပ်ပိုချောတယ်ဘာဖြစ်တယ်ညာဖြစ်တယ်အဲ့လိုလုံးဝမနိုင်တဲ့လူစရာကိုလုံးတယောက်တယောက် individual ပဲဥမာကျွန်တော်ဆိုဗညာထက်စာပိုကြိုးစားတယ်အတန်းမှာပိုပြီးတော့ညိန်တယ်လိန်မာတယ်ဟုတ်တယ်ဒါပေမဲ့ကျွန်တော်ဗညာလောက်ညံကောင်းလို့ကျွန်တော်ဗညာလောက်ညံမကောင်းဘူးဗညာလောက်ဖြတ်ထုတ်ညံရှိတယ်ကျွန်တော်ဗညာလောက်ဖြတ်ထုတ်ညံမရှိဘူးဗညာလောက်စကားပြောကောင်းလို့ကျွန်တော်ဆိုဗညာလောက်စကားပြောမကောင်းအဲ့လိုပေါ့တယောက်တယောက်က quality မှမထူတာဟုတ်တယ်မလားကိုကမာဆလာဖြစ်နေနောက်တစ်ယောက်ကစားဖြစ်နေမာဆလာရောစားရောပေါင်းမှာဟင်းကောင်းတကွဖြစ်မှာဗျာဟုတ်တယ်မလားအဲမာဆလာတော့မှုလို့ပိုကောင်းနေစားတော့ဖြူလို့ပိုကောင်းနေဆိုလိုမျိုးရှိလားမရှိဘူးသူအကုန်လုံးကကို quality နဲ့ကိုပဲပေါ့နော်အဲ့တော့ဒါတော့လို့ပေါ့နော်ကျွန်တော်တော့ဘလို့မှနိုင်ရှင်ခံရမှာမရှိဘူးနိုင်ရှင်ခံရမျိုးမို့လို့ကျွန်တော်ရှိတာ physically နိုင်ရှင်တယ်ဥမာဆိုတချို့တွေဆိုပြောတာဟာဗညာကရရဲ့ရှည်ကြီးပဲဇေယျကဘာလို့ပူနေတာလဲဟာဗညာကတော့ချောရယ်နော်ဇေယျကြောက်တိတ်မချောဘူးလောက်ပဲရှိရတယ်ဒါပေမဲ့အဲ့ဒါတွေကလည်းကိုပြင်လို့ရတဲ့နေရာမှာမဟုတ်တာနော်အဲ့တော့ဘလို့မှမခံစားရပါဘူးအမိဘတွေပြုစုပြူထောင်ပုံဆိုတော့ကျွန်တော်အဖေနဲ့အမေအဦးချင်းစီမှာသူတို့ပြုစုပြူထောင်တဲ့ပုံမှာသူတို့လည်းကလေးဘဝနဲ့ကျွန်တော်တို့ရတာဗျကျွန်တော်အမွေတော့အဖေဆိုလို့ရှိရင်23အမေဆိုလည်း25ဗညာလေးမွေးတော့အမေက30အဖေက28ဆိုတော့သူတို့လည်းကလေးတွေပြပြောရရင်ဗညာမွေးတော့အဖေကျွန်တော်ရွယ်ပဲရှိသေးဆိုသူတို့လည်း trial and error ပဲပေါ့နော်ဒါပေမဲ့လည်းအဲ့တော့သူတို့2ယောက်လုံးကကျွန်တော်တို့အတွက်အရန်ကောင်းတဲ့မိဘတွေဖြစ်တယ်ပြောရရင်တော်တော်လေးကိုကောင်းတယ်ကျွန်တော်ထင်တယ်ဟိုအကိုမိဘမို့လို့မြောက်ပြီးတော့ပြောတာမဟုတ်ဘူးabove average ပေါ့နော်ตามမှတ်ထက်တော့ตาတယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့လည်းသူတို့ကိုယ်တိုင်လည်းဒီမိဘဆိုတဲ့တာဝန်ဝတ္တရားကြီးကိုစံတော်ဝါဝါရှောက်ရဖြစ်တဲ့အတွက်သူတို့လည်းအားနည်းချက်တွေလည်းရှိခြင်းရှိခဲ့လိမ့်မယ်မကျွန်တော်တို့တော့မသိဘူးကျွန်တော်မိဘဆိုတော့ကဘာမှာအကောင်းဆုံးအတော်ဆုံးလို့မြင်တာပေါ့နော်အဲ့တော့ဖေနဲ့မေနဲ့ကတော့လုံးဝမတူဘူးအမေကျတော့ typical asian mom အရန်စိတ်ပူတတ်တယ်လုံးဝပိုးမွေးတယ်လို့မွေးထားတယ်ဒီမှာငယ်ရောဆိုရေကူးတင်မယ်ဆိုလည်းမလွတ်ဘူးရေနစ်တွေမှာကြောက်လို့အဲဒီအပူလောင်းလာတယ်ဘာလဲလုံးဝမခံအောင် kitchen နဲ့ဆိုလုံးဝအမီးပူနားအောင်ပေးမကပ်ဘူးရေနွေးအိုးတွေဘာလဲပေးမကပ်အောင်ပေါ့နော်အဲ့လိုဖြစ်ခဲ့တဲ့အတွက်လည်းကျွန်တော်တို့ဘဝမှာဘလိုမျိုးခြေကျိုးလက်ကျိုးအဲ့လိုဘာမှမဖြစ်ဘူးလူများကလေးတွေအကုန်ကလေးဘဝမှာလက်ကျိုးတာဘာညာရှိတယ်ပတ်တီးဘာညာအဲ့လိုမျိုးတခါမှမဖြစ်ဘူးကျွန်တော်မဖြစ်ဘူးဗညာကကိုရန်းနှစ်မှာလားဗဒန်တန်းနှစ်မှာလဲမသိဘူးတော့သူအဲ့ဒီချက်တောင်ရဲလို့ထင်တယ်သူ angle ထိဘူးတယ်ဒါပေမဲ့အဲ့လိုမျိုးမတော်တဆမိဘတွေပေါ်ရောက်မှုကြောင့်နေဘာတွေတခါမှအဲ့လိုမျိုးမဖြစ်ဘူး နောက်တစ်ခုကအဲ့လိုသူကဆရာဝန်သမီးဆရာဝန်သမီးဆိုတော့သူကဆရာဝန်မဟုတ်တော့ညာလဲဆေးတွေအကြောင်းတအားတည်တယ်အဲ့ဒီတော့နေမကောင်းဖြစ်လာရင်အိမ်မှာကြိုတင်ပြီးသူကပြူစုတတ်တယ်အဲ့လိုဆရာဝန်နဲ့လည်းသူကအရန်တည်တယ်အဲ့လိုအဝင်ထွက်တွေလည်းရှိရောအဲ့လိုယောဂနေမကောင်းဘာညာဖြစ်လဲသူကဘယ်သူစီသွားပြမယ်ဘာဆေးပေးရမယ်သူအကုန်တည်တယ်နောက်သူကပညာရေးကိုအရန်ဦးစားပေးတယ်ကိုယ်တိုင်ကလည်းပညာရေးလမ်းရလာတယ်ပြီးတော့သူကိုယ်တိုင်လည်းကျောင်းမှန်ကတော့စာရမ်းတော်ခဲ့တယ်ဒီဆေးကျောင်းအမှန်ကပ်ပြီးပြုတ်တာပေါ့နော်အဲ့တော့သူ့ရဲ့မသိစိတ်ထဲမှာသိစိတ်ထဲမှာဟိုသူသားတွေတယောက်ကိုဆရာဖြစ်စေချင်တယ်အဲ့တော့သူဒီအကောင်ဆုံးဆိုတဲ့ကျောင်းဒီမှာထားတယ်ပြီးအကောင်ဆုံးဆိုတဲ့ tuition တွေကိုပို့ပေးတယ်အဲသူကိုယ်တိုင်လည်းဒီလိုက်ပြီးတော့ဒီတခြားမိဘတွေတခြားကိုယ့်ရဲ့အပေါ်မှာကျွန်တော်ရှစ်တန်းမှာဆိုတခြားကိုရန်အကြောင်းသားအကြောင်းသူတွေကိုသွားပြီးတော့ဝင်ထွက်နေပြီအဲ့ဒီကနေသူကသွားပြီးတော့မှာအဲ10တန်းမှာဘယ်ဝိုင်းကကောင်းလဲ10တန်းမှာဆေးကျောင်းဝင်ကျင်လဲဆိုရင်ဘယ် tuition သွားမလဲဘယ်ဆရာမစီသွားရမလဲ10တန်းရောက်ပြီဆိုတော့လည်းကျွန်တော်ကမှ UK မှာဆေးကျောင်းသွားတက်ချင်တယ်ဆိုလို့ရှိရင်ဟုတ်ပြီ UK သွားချင်တော့ဘယ် line တွေလိုက်ရမလဲအဲဘယ်လိုသွားရမလဲပြီးတော့ဆေးကျောင်းတခြားနိုင်ငံတွေမှာဘယ်လို option တွေရှိလဲဆိုပြီးသူပညာရေး agent တွေကိုလိုက်မေးတယ်တခြားနိုင်ငံတွေမှာ UK မှာဆရာမဖြစ်နေတဲ့လူတွေ US မှာဆရာမဖြစ်နေတဲ့လူတိုင်းစကားပြောတယ်ပေါ့နော်အဲ့လိုသူကအားတဲ့တရားလုပ်တယ်ကျွန်တော်မှတ်မိတာဆိုလို့ရှင်ကျွန်တော်6တန်းနှစ်ကထင်တယ်သူဆ ्याम မတော့ဆ ्याम မလေဆ ्याम မဆိုတော့ဆ ्याम မမှာလည်းနောက်ထပ် နောက်ထပ် cost တွေထပ်တက်လို့ရတယ်ပေါ့နော်အဲ့မှာသူ့ America ပေးတဲ့ cost တခုရှိတယ်အဒေါ်လာ200ကျော်ကြမယ်နောက်ကျွန်တော် British Council မှာကျွန်တော်တို့အင်္ဂလိပ်စာသင်တန်းရှေ့ဒေါ်လာ200ကျော်ကြမယ်အဲ့ဒါကိုသူ့ရဲ့ cost ကိုသူပတ်စံမသွင်းတော့ဘူးသူအဲ့ဒီ America cost တက်မယ်ဆိုကျွန်တော်အင်္ဂလိပ်စာရအောင်လုပ်ပေးတယ်အဲ့တိုင်းမဲ့ဖေရောမေရောပေါ့နော်ပြောလို့ရှင်ตามมา middle class family ပဲပတ်စံလဲတော့မရှိဘူးကားအကောင်စားကြီးလည်းမစီးနိုင်ဘူးပေါ့နော်ဒါပေမဲ့သူတို့ဒီရန်ကုန်သူတို့ကဒီကျွန်တော်တို့ရန်ကုန်မြို့မှာထိပ်တန်းအစ်စ်မှာရှိရဲပေါ့နော်ဒီအထက်ကတက်တကုံဆိုတဲ့ចောင်းမှာထားတယ်အဲ့ဒါပြင်နောက်အင်္ဂလိပ်ចောင်းပြောင်းတော့လဲဒီ RBC ပေါ့နော် RBC ဆိုလဲတစ်နှစ်ကို330လောက်ပေးရဆိုတော့ဈေးကြီးတဲ့ចောင်းပြောရလို့ရှင်ဟိုသူတို့တစ်လရတဲ့ဝင်ငွေရဲ့ 90% လောက်ကကျွန်တော်တို့ရဲ့ဒီ education နေစားဖို့တောက်ဖို့တွေကျန်းမာရေးတွေကိုတုံးတယ်ပေါ့တော်တော်လေးကိုတုံးတယ်ပေါ့ဘာလို့လဲဆိုတော့သူ့ရဲ့သူတို့ရဲ့ဒီ level 2ကတာသိမီဆိုလိုမျိုးကောင်းတဲ့အကြောင်းနေမထားနိုင်ဘူးဘယ်လိုဖြစ်လဲဆိုတော့ကျွန်တော်တို့ဒဂုံတက်မှာတက်တော့လဲကျွန်တော်တို့အင်ယာကအဆုတ်ဆုံးပဲကျွန်တော်တို့ပတ်စံမရှိဘူး RBC တက်တော့လဲပိုရောင်ဆိုတော့ကျွန်တော်တို့ကအဆုတ်ဆုံးပဲမိဘလည်းအနွမ်းပါဆုံးပဲပေါ့နော်အဲ့လိုအခြေအနေမျိုးမှာသူတို့ကသူတို့ရဲ့ဒီစုဆောင်းထားတဲ့ပတ်စံနေသူတို့ရဲ့အနာဂတ်တွေအားလုံးကျွန်တော်တို့နှစ်ယောက်တော့ကိုယ်ပဲသူတို့ရင်းနှီးမြှုပ်နှံခဲ့တယ်ပေါ့နော်အဲ့ဒါလေးကတော့သူတို့ရဲ့ပြည်စုပြည်ထောင်တဲ့ပုံတွေပေါ့အဲပြန်ပြီးသွားမယ်ဆိုတော့အမေကအပေါ်ကနေအုပ်ထားတဲ့ဒီ typical asian mom လို့ပဲပေါ့နော်အရင်စိတ်ကူးတတ်တဲ့အမေမျိုးဖြစ်တယ်အဖေကြတော့ border လိုမျိုးပဲကျွန်တော်တက်လုံးမှာအဖေနဲ့အလိုစကားပြောရလို့ရှိရင်အဖေနဲ့အပြင်သွားရရင်ဟိုတငယ်ချင်းလိုပဲခံစားရတယ်ဗျအဖေကဘာလို့လဲဆိုတော့တက်ငယ်ရလဲပါတယ်ကိုရန်ကလည်းစာအရင်ဖတ်တယ်ပြီးတော့ဒီစိတ်ပြိုတယ်လဲပြောမှာပေါ့နော်ကျွန်တော်တို့အမြင်နဲ့ border လိုစကားပြောလို့ရတယ်ကျွန်တော်တို့ဂိမ်းဆိုင်သွားတော့ game လိုက်ဆိုတော့ကျွန်တော် internet ဆိုင်သွားတယ် internet like ဆော့တယ်ကျွန်တော်တို့နဲ့အတူတူလိုရေးကူးလဲရေးလိုက်ကူးပေးတယ်ပြီးတော့အဖေကြတော့ကုကုဗျာမလုံနဲ့လို့မတအောင်ဒီအရာကိုလုံလို့ရှိရင်တော့ဘယ်လိုဆိုးကျိုးတွေရှိနိုင်လဲဒါအကောင်းကျိုးတွေရှိတယ်ဒါရောသတိထားသင့်တယ်အဲပြီးလို့ရှိရင် तू လိုက်ပြီးတော့တွဲပြီးတော့လုပ်ပေးလို့ရလို့ရှိရင် तू လိုက်ပြီးတွဲပြီးတော့လုပ်ပေးတယ်အဲနောက်တစ်ခုကတော့ तू ကကျွန်တော်တို့ကိုကြောင်းမှာဆိုလဲအဲ့လို expectation တွေအများကြီးထားတာကိုအဲကျွန်တော်တို့နှစ်တန်းမှာစပြီးတော့တကုံတက်မှာပေါ့နော်နှစ်တန်းမှာစပြီးကျွန်တော်တို့ဒီလာဘတ်ဆောင်ွက်တွေဖြည့်ရတယ် robot cut တွေရတယ်အစင်းတွေထုတ်တယ်အဲ့ဒီခါမှာအဖေကဘာပြောလဲဆိုတော့ကျွန်တော်တို့ပထမအဦးဆုံးလာဘတ်ဆောင်ွက်မတိုင်ခင်မှာမင်းအစင်းတက်ရစရာမလိုဘူးအတန်းထဲမှာအလေလက်သေးကိုဝင်ရမယ်အင်္ဂလိပ်စာနဲ့သင်ချာဖို့တော့ကောင်းကောင်းလုပ်ရမယ်ဘယ်လိုပေါ့နော်အဲ့တော့ပြောရအောင်သူတို့ရဲ့အထုံးမော်တော်လေးကိုကောင်းပါတယ်အမ်ကျွန်တော်ကိုယ်တိုင်လက်တနေမိဘဖြစ်လာရင်တော့လေသူတို့စီကနေယူတင်တာလေးယူမယ်ပေါ့နော်ကျွန်တော်သဘောမကျတဲ့ဟာလေးတော့မယူဘူးပေါ့နော်ဒါပေမဲ့သဘောမကျတော့မရှိပါဘူးတော်တော်လေးကိုအကုန်ကောင်းပါတယ်ပေါ့နော်အမ် even the religion စီပေါ့နော်အဲ့ဒါဆိုလို့ရှင်ဖေယာခရစ်စတန်အမေကဘုဒ္ဓစ်အဲ့မှာသူတို့နှစ်ယောက်ယူပြီးတဲ့ကကျွန်တော်တို့မမွေးခင်တဲ့သူတို့ agreement ယူထားတယ်ပေါ့နော်အာငါတို့ကငါတို့ဘာသာကိုငါတို့တန်နိုင်လောက်သင်ပေးမယ်ဒါပေမဲ့လေတာမီနှစ်ယောက်လုံးကို force မလုပ်ဘူးတာမီကို force မလုပ်ဘူးတော့သူတို့အဲ test session နဲ့ပြည်လာတဲ့အခါကျမှ crayon ကိုယူရင်လဲယူအဗုဒ္ဓဘာသာယူရင်ယူပေါ့နော်အဖေဆိုလို့ရှိရင်အဲ့မှာတကယ်ဟိုဟိုလေးစားဖို့ကောင်းတာအမ်ကျွန်တော်တို့နည်းနည်းကြီးလာတဲ့အခါမှာကျွန်တော်နှစ်ယောက်လုံးနည်းနည်းလေးဟို Christian နဲ့ Buddhism ကို confuse ဖြစ်လာတဲ့အခါမှာသူကျွန်တော်တို့ဒီဖခင်ကျောင်းပို့တာဒီ Sunday school ခေါ်ရဲမလုပ်တော့ဘူးပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်ရန်ဒီကလေးအနေနဲ့ it's too much for the kids sometimes you know junk clear တော့အရန်ဒါကြီးက too much ပေါ့နော်အဲ့တော့ဒါတော့အဖေနဲ့အမေနဲ့ပြုစုပြောင်းထောင်းခဲ့တဲ့ပုံစံမှာ Isabella ကမိထားတာလဲမိဘတွေရဲ့အချင်းစရိုက်မတူတဲ့ကလေးနှစ်ယောက်ကိုပြုစုပြောင်းထောင်းပုံနဲ့မိသားစုနဲ့ပတ်သက်ပြီးငယ်ဘဝစိတ်ဓာတ်ရတွေဘယ်လို manage လုပ်လဲသိချင်ပါတယ် Isabella မိထားတာနည်းနည်းလေးတော့ကြားပါမယ်ဒီအချင်းစရိုက်မတူတဲ့ကလေးနှစ်ယောက်ကိုပြုစုပြောင်းထောင်းပုံဆိုတော့အမ်ဗညာလေးကတော့ငငယ်တော့ကဲတယ်တောင်းကျန်တယ်ကျမ်းမာလေးလည်းပရော်လေးပူချူကြတဲ့အတွက်အဖေရောမေရော extra attention ပေးရတယ် extra care ပေးရတယ်အဲ့ဒါမျိုးရှိတယ်ကျွန်တော်ကတော့ထားရင်ထားတဲ့နေရာမှာနေတယ်ပြောရင်ပြောတဲ့အတိုင်းထားရဆိုတော့အဓိကကွာကြားတော့ရတော့ကျွန်တော်ကတော့ကျွန်တော်အမြင်ကပဲပြောတာပေါ့နော်တခြားအဖေတို့အမေတို့မေးရင်တော့ဒါပိုကောင်းတဲ့ question ပေါ့နော်အဲ့တော့ဗညာလေးတော့ပို့ပြီးအနီးကပ်ကြက်ကြက်မှတ်အဲထိန်ကွတ်ဆောင်းလျှောက်တယ်ပြုစုပြောထောင်းတယ်ကျွန်တော်ကတော့အဝေးကနေပဲလိုအပ်တဲ့ guideline ပေးတယ်ခါလေးဆူရရှိရင်ဆူရပေါ့နော်အဲ့လောက်ပဲပေါ့နော်သူတို့တို့ကကျွန်တော်အဲ့လောက်ကြီးဟိုစိတ်တော့ကမရောက်စေခဲ့လို့ကျွန်တော်ထင်တယ်မိသားစုနဲ့ပတ်သက်ပြီးငယ်ဘဝစိတ်ဓာတ်ရတွေကိုဘယ်လို manage လုပ်လဲသိချင်ပါတယ်တဲ့ကျွန်တော်ဖင်တဲ့အမေကကျွန်တော်ရဲ့ဗညာရဲ့လုံးဝစိတ်ဓာတ်ရဆိုပြီးတော့မပေးခဲ့ပါဘူးအဲ့အတွက်လဲကျေးဇူးအများကြီးတင်တယ်ကျွန်တော်တို့ရိုက်နှက်ဆုံးမတာမျိုးမရှိဘူးအာတခုခုတီအောင်နားလဲအောင်ပဲပြောတယ်နာဝအောင်တော့ပြောတတ်တယ်ခါလေးဆဲတာဗညာရှိရင်ချောင်းရုပ်တီးနဲ့တိုးတယ်အဲ့လောက်ပဲအလွန်ဆုံးတစ်ခါလေအမေကဒေါသထွက်လို့ခေါင်းလေးတစ်ချက်လောက်ခောက်လိုက်တာပဲရှိရပေါ့နော်ဟိုလိုမျိုးချိန်လုံးနဲ့ရိုက်တာမျိုးပြောရရင်မရှိဘူးအဲဒီတော့စိတ်ဓာတ်ရတော့မရှိပါဘူးအဲဗညာလေးကတော့အရင်ဟို episode 1မှာ तू ပြောခဲ့သလိုပဲဟို तू ကအမေကြီးနဲ့တအားတူတယ်အမေကအရန်ကိုစိတ်ပူတတ်တယ်အရန်ကြောက်တတ်တယ်ပြီးတော့ तू ကအထူးသဖြင့်အဖေကိုဆုံးရှုံးမှ तू အရန်ကြောက်တယ် ဘာလို့ကြောက်လဲဆိုတော့ဖေကလေးရင်မှုလေးရင်မှုဆိုလေးရင်မှုဆိုတဲ့ကလေးရင်မှုနာမှာလေးရင်မလေးရှိတယ်လေးရင်မလေးဆိုငယ်လေးချောချောလေးတွေဖေကလည်းလေးရင်မှုအပြင်ကိုရုပ်ဖြောင်းတယ်သဘောကောင်းတယ်အဲ့တော့ဖေကအမေကအဖေကိုစိတ်ပူတယ်စိတ်ပူတဲ့ပြင်ကိုအမေနာမှာလည်းအဲ့လိုအခြားလေးရင်မှုအမျိုးသမီးရရှိတော့သူတို့ကလည်းပြောရမယ်သူတို့လည်းသူတို့ယောက်ျားယူစိတ်ပူတာပေါ့နော်စိတ်ပူတော့တစ်ချိန်လုံးသူတို့တွေ့ရင်လည်းအဲ့ဒီကိစ္စပဲပြောတယ်အဲ့တော့အဖေကသူလေးလေးမမနေတယ်အဲ့လိုမျိုးရှုပ်ရှင်းနေသူဘာမှမရှိဘူးအဲ့လိုဖြစ်တော့ညာလဲအမေကတော့သူစိတ်ပူတဲ့ဟာ anxious ဖြစ်နေတာအများကြီးရှိတယ်အဲ့ anxious ဖြစ်နေတဲ့ anxiety တွေကိုကျွန်တော်နိုင်ငံခြားထွက်သွားတဲ့အခါကျွန်တော်မရှိတော့တဲ့အခါမှာသူကအများကြီးဗညာကိုပြောတယ်အများကြီးဗညာကိုပြောတော့ဗညာနားထဲဝင်နေတဲ့အတွက်ဗညာကလည်းသူကိုယ်တိုင်ဒီကောင်မလေးရလာတဲ့ချစ်သူရလာတဲ့အခါမှာအမေကအဖေကိုစိတ်ပူလို့ပဲသူကအများကြီးစိတ်ပူနေအဲ့ဒါရှိတယ်ပေါ့နော်အဲ့ဒါရှိတဲ့အတွက်သူဘလို့ manage လုပ်လဲဆိုတော့ဗညာကပြောရရင်တော့ manage တော့အရင်မလုပ်နိုင်သေးဘူးအဲ့တော့သူကသူ့ကောင်မလေးပေါ်နားလေလာအောင်ကျွန်တော်ကနေပြီးတော့အဲ့လိုပေါ့နော်တတ်နိုင်သလောက်ပူပြီးတော့ပြောပြတာမျိုးရှိတယ်သူကဥမာဒါပါတော့ကောင်မလေးကသူ့ကို message မပို့လို့သူကအတွေးတွေလွန်ပြီးတော့တခုခုဖြစ်နေပြီဆိုလို့ရှိရင်သူကကျွန်တော် message လာပို့တယ်အဲ့လိုခါမျိုးဆိုကျွန်တော်ကပြောပြပေးတယ်ပေါ့နော်ဒါတော့ဒီလိုရှိတယ်မင်းကို message မပို့လို့သူကမင်းက message မပို့တဲ့အချိန်မှာတခြားကောင်လေးတယောက်နဲ့အပြင်သွားနေတာမျိုးလည်းမဟုတ်နိုင်ဘူးသူမှလည်းသူ့အပူတွေနဲ့သူမှလည်းတက်ကူတက်နေရတယ် part time မလုပ်လို့နေရတယ်သူ့မိဘတွေမှလည်းသူ့မိဘတွေ stress တွေရှိရပေါ့နော်အဲ့လိုအဲ့လိုမျိုးပဲ manage လုပ်ပါတယ်အဲ့လို manage လုပ်တဲ့ပုံစံအကောင်းဆုံးတော့ဖြစ်မယ်မထင်ဘူးဒါပေမဲ့လည်းကျွန်တော်တို့တတ်နိုင်တဲ့ဘက်ကပေါ့နော်တတ်နိုင် manage လုပ်တာမျိုးရှိတယ်ဒါပေမဲ့ trauma ဆိုတာမျိုးကြီးတော့ကျွန်တော်တို့စီမှာမရှိဘူး အဲ့လိုအဲ့လောက်ပဲပေါ့နော်ဟိုငငယ်တုန်းကတော့အဲ့လိုအဖေကလေမှုဆိုတော့အဲ့လိုမျိုးဟိုအရင် episode မှာပြောတဲ့လိုပဲပြောခဲ့တဲ့လိုပဲဒီ weather တွေမကောင်းတဲ့အခါမျိုးမှာအဲ့လိုအဖေလေးတစ်ခုဖြစ်မှာကြောက်တယ်လေပြက်ကြမှာစိတ်ပူတယ်အဲ့လိုဆိုအဖေကတခါလဲကျွန်တော်ငငယ်တုန်းကကျွန်တော်ဘာပေါ့ကျွန်တော်လေးနှစ်သားပေါ့နော်ဗညာဘိုက်ကြီးနေတော့သူကလေးရင်ပြက်ကြထားတာသူကခါကျိုးထားတာပေါ့နော်ခါခါလဲကျိုးတယ်ဒီဒီနဖူးလဲကွဲတယ်ဒီခြေထောက်တွေလဲကျိုးတယ်ဆိုတော်တော်လေးကိုကျွန်တော်ကသူ့ကိုပြောရလို့ရှင်လေးနှစ်သားပေါ့မှာသူ့အလိုညိုမဲလို့လို့မျက်နှာမှာလဲလို့ခင်းရောင်နေဖူးရောင်ပြီးတော့ပေါ့နော်သူ့ကိုကျွန်တော်ရောမိထီလာမှာမိထီလာနေမှာသူ့ရန်ကုန်ကိုပို့ပါတယ်ဒီခါဆိုလဲ၃កောင်လောက်ခွဲထားပေါ့နော်စတီးရောင်နေထည့်ပြီးတော့အဲ့ဒီတော့ငငယ်တုန်းကအဖေနောက်ထပ်အဲ့လိုကား accident ဖြစ်မှာဥမာတခါလေးဆိုလို့ရှင်ပြအဖေအိမ်မှာအဲ့လိုလှေကားနဲ့မိတွေပါတက်ပြင်းတော့မှအဲ့လိုလှေကားပေါ်ကနေပြုတ်ကြပြီးခါပြန်ချိုးမှကျွန်တော်စိတ်ပူတယ်အဲ့လိုကားလေးအဖေလမ်းမှာပြေးနေတဲ့တကူဖြစ်ချော်လဲပြီးလို့အရိုးတွေပါပြန်ထိမှကျွန်တော်စိတ်ပူတယ်ပေါ့နော်အမအဲ့လောက်ပါပဲဒီလိုမျိုးကြီး trauma ကြီးဖြစ်ရအောင်တော့မရှိဘူးပေါ့နော်ဆန်းဆန်းမိုးပါမိတယ်ညီလေးပညာနဲ့အာလူဖုံးမှလာရတယ်ဖုတ်ချင်တာပေါ့ပြောရလို့ရှိရင်ညီလေးပညာကိုအပိုင်းတိုင်းမှာကျွန်တော်နဲ့ကို host အနေနဲ့ပါပါစေချင်တာပေါ့နော်ဒါမျိုးကလည်းတနိုင်ငံထဲမှာလာနေနေရင်ဒါမှမဟုတ်လေကျွန်တော်တို့ဒီ podcasting ကိုသာ full time ဆိုကျွန်တော်လုပ်ဖြစ်ခဲ့တော့သူ့ကိုတော့ကျွန်တော်ကို host အနေထားချင်ပါလို့ဆိုသူကကျွန်တော်ထက်စကားပြောတာအဝဇန်ပူရှင်တယ်ကာရစ်စမက်တစ်လည်းပူဖြစ်တယ်ပေါ့နော်မိကုန်းလည်းသူကမိတတ်တယ်အဲ့တော့ဖုတ်ချင်ပါတယ်ဆန်းဆန်းမိုးရေညကီဝိုက်ကမိတယ် Who is your role model တဲ့ What quality do you admire in them ဘသူကကျွန်တော်အတွက်စံပြလူဖြစ်မလဲဘယ် quality သူ admire ဖြစ်လဲဆိုတော့ကျွန်တော်အတွက် role model ကတော့ကျွန်တော်ဖေပေါ့နော် again အဖေကသူကသူပြောတဲ့ပုံရပါတော့ကျွန်တော်ကိုယ်တိုင်တော့မသိပါဘူးသူကအရန်စာတော်တဲ့တဲ့အရန်အုံနှောင်းကောင်းတဲ့မှာမပေါ့မသူဘုရားမှာရခဲ့အရာတွေအကုန်လုံးကသူစူးစမ်းခဲ့လို့သူလုံလဝရိယစိုက်ခဲ့လို့ပေါ့နော်နောက်တစ်ခုကသူသူမြင်ကျွန်တော်အစောကပြောလို့ပဲအဖေလေးရင်ပြက်ကျသွားတယ်ခါယိုးကျိုးသွားတယ်ဒီလိုလေးရင်ပြက်ကျခါယိုးကျိုးတဲ့သူဆိုတာတော်ယုံတန်ယုံကပြန်ပြီးတော့ပုံမှန်ပဂတိလူလိုလမ်းပြန်ရှောက်နိုင်ဖို့တော့အွန်လိုင်းနိုင်ဆိုအပိုင်းတည်သွားရလို့ရှိတယ်တလုံးဝီးချဲနဲ့ဖြစ်သွားရလို့ရှိတယ်အလုပ်ပြန်လုပ်နိုင်နေပြီဆိုလဲအဲ့လိုခြေထောက်ကထော်ချိုးထော်ချိုးဖြစ်နေလူတွေရှိတယ်ဘယ်သူမှတော့တောင်းတောင်းလေရင်ပြန်မောင်းနိုင်တော့တဲ့ level ထိမရှိဘူးအဖေကသူလေရင်ပြန်ပြီးတော့မောင်းနိုင်တဲ့အခြေအနေကိုသူပြန်ရောက်လာအောင်သူ rehab တွေလုပ်တယ်သူလေ့ကျင့်ခန်းတွေလုပ်တယ်အစားကောင်းကောင်းစားတယ်ပြေးတယ်မနက်တိုင်းပြေးတယ်အခုချိန်ထိလည်းသူအသက်50တနှစ်ရှိပြီမနက်တိုင်းပြေးနေတော့မယ်ပြောရရင်ကျွန်တော်ညတောင်သူကတန်ပါတယ်ပေါ့နော်စိတ်လည်းအရန်တန်ပါတယ် PM သူကကျွန်တော်တို့ပေးတဲ့ value ကအလုပ်ကိုစူးစမ်း work hard ပြီးလို့ရှိရင်စိတ်ထားကောင်းထား BMD honesty ပေါ့နော်စိတ်ထားပြည့်စုံအောင်ထားပေါ့နော်အဲ့ဒါတူအဓိကပေးတယ်ကျွန်တော်ကအဲ့လိုလူတွေမှာထားပါတော့အဲ့လိုအရန် talent ရှိတဲ့လူတွေအရန်အုံနှောင်းကောင်းတဲ့လူကျွန်တော်သဘောကျတယ်ဒါပေမဲ့လူတစ်ယောက်ကဒီ talent တစ်ခုတည်းနဲ့ဒီဉာဏ်ကောင်းတဲ့တစ်ခုတည်းနဲ့အဝေးကြီးမရောက်နိုင်လို့မြင်တယ်ကျွန်တော်ကအလိုစူးစမ်းရတဲ့သူတွေလုံလဝရိယစိုက်တဲ့လူတွေလို့အခက်အခဲဆုံးဆိုတဲ့ situation တွေကနေမှအမ် တနေရရာကိုရောက်လာနိုင်လို့ကျွန်တော်ပို့ပြီးတော့အားကြရပါတော့ဥမာဆိုကျွန်တော်ဘောလုံးပွဲဆိုလို့ရှင်လဲကျွန်တော်မန်ယူနိုက်တက်ကိုအားပေးတာမန်ယူမှာဆိုရင်လွန်ခဲ့2003 2004လောက်မှာစပြီးတော့ဒီဘောလုံးပွဲကြည့်လဲဆိုတာတီးမှာပေါ့နော်မသိရလို့လည်းပြောလို့ရရူနီနဲ့ရော်နာဒိုဆိုတဲ့ကောင်လေးနှစ်ယောက်ရှိတယ်ရူနီကအင်္ဂလန်ကရော်နာဒိုကပေါ်တူဂီကဒါမှမဟုတ်သူကမန်ယူတို့ကစားပေးတယ်ပေါ့နော်ရူနီဆိုတဲ့ကောင်လေးက18နှစ်သားအရွယ်မှာတည်းကဒီ20ကျော်လူကြီးတွေနဲ့တွန်းတိုက်ပြီးကစားနိုင်နေပြီရော်နာဒိုထက်လည်း level scale level ရလည်းအများကြီးပိုတာတယ်ရော်နာဒိုကတော့ရောက်လာတဲ့အချိန်မှာပိန်ပိန်လေးငချွတ်လေးတစ်ချိန်လုံးချော်လဲနေတယ် scale ကတော့သူရှိရောရှိမယ်ရူနီလောက် level မှာမရှိဘူးဒါပေမဲ့ရော်နာဒိုကကစားသမားဘဝတောက်လျှောက်မှာသူ့ကိုယ်သူအယံဂယုဆိုင်တဲ့အစားဆိုလဲလုံးဝမဟုတ်တာမစားဘူးအယံမတောက်ဘူးဆေးလေးမတောက်ဘူးသူဘောလုံးလေးကျင်တာအပြင်သူ့ရဲ့ခန္ဓာကိုယ်ပိုကောင်းဖို့ပိုတန်ဖို့မဆော်ရီပိုထွက်ဖို့ injury prevent လုပ်ဖို့သူကတသက်ဘလို coach တသက်ထန်ငါရတယ်သူအစားစားစားဖို့ chef တသက်ထန်ငါရတယ်အရန်ကြိုးစားအားထုတ်တယ်အဲ့လိုအခါမျိုးမှာရော်နာဒိုကအခုအချိန်မှာအသက်38ထိသူထိပ်တန်း level မှာကစားနိုင်နေတော့မယ်။ကောင်းဆုံးကစားသမားဆိုဆုတွေလည်းအများကြီးရတယ်။ဒါပေမဲ့လည်းရူနီကသူ့ရဲ့ talent တစ်ခုတည်းကိုပဲသူအားကိုးတာဖြစ်တဲ့အတွက်ကစားသမားဘဝမှာပဲသူအဝတွေလွန်လာတယ်၊သူရက်တွေတောက်တယ်၊သူအဲ့လိုဒီ fast food တွေစားနေတာ၊ night club မှာမူးနေတာ၊ဆက်လက်တောက်နေတာမျိုးလည်းဒီ media မှာလည်းပြန်တွေ့ရတယ်။ဂျားထဲမှာလည်းသူအဲ့လိုမိန်းမနဲ့ဖောက်ပြန်တာဗာမျိုးလည်းရှိတဲ့အခါမှာသူ30 early 30s လောက်မှာပဲ32 33လောက်မှာသူအနားယူသွားရတယ်ပေါ့နော်။အခုဆိုလည်းသူဘောလုံးနှီးပြဖြစ်နေမှာအခုဆိုသူအဖိုးကြီးပုံစံပေါက်နေပေါ့နော်။အဲ့တော့ဒါကတော့ဟိုဘလုံးလောက်ကမှာတာတကားပေါ့နော်အဲ့တော့လူတယောက်ကဒီ hard work ကြောင့်အများကြီးပြောင်းလဲသွားနိုင်တယ်အဲ့တော့ကျွန်တော်အမြဲတမ်းအပြင်းကြီးတိုင်းမှာကျွန်တော် Ronaldo ကိုကျွန်တော်တခါလေး Ronaldo နဲ့ Rooney ကိုတွဲပြီးစဉ်းစားမိရပေါ့နော်နေ Ronaldo လောက်မှာလား Rooney လောက်မှာလားဒီဟာပြောတာကျွန်တော် Rooney ကိုမကောင်းလို့ကျွန်တော်ဖြီးပြောတာမဟုတ် Rooney လည်းကျွန်တော်အကောင်းဆုံးကစားသမားတယောက်ကမ္ဘာဘလုံးလောက်ကမှာလည်း historically လည်းအကောင်းဆုံးကစားသမားတယောက်ပဲဒါပေမဲ့သူသား Ronaldo လောက်ကြိုးစားခဲ့မယ်ဆိုလို့ရှိရင်ရော်နာဒိုရဲ့ဒန်တူဒါမို့ရော်နာဒိုရဲ့ထပ်ပိုကောင်းတဲ့ level တခုတော့မှရောက်ချင်ရောက်ခဲ့လိမ့်မယ်ပေါ့နော်အဲ့တော့ကျွန်တော်ရဲ့ role model တွေကတော့အဓိကလုံလောက်ဝရီကစူးစမ်းမှုရှိလို့ကျွန်တော်သဘောကျပါတယ်ကိုယ်တိုင်လည်းကျွန်တော်အလုပ်ဖြစ်အောင်စူးစမ်းပါတယ် what is something you've always wanted to learn or try ဆိုတော့ကျွန်တော်ကျွမ်းကျင်လုပ်တတ်ချင်တာကျွန်တော် piano တီးတတ်ချင်တာကျွန်တော်ငယ်တုန်းကဟို piano ကျောင်းမှာအဖြစ်လောက်ပေါ့နော်ဟိုကျောင်းမှာဆိုတော့လေတပတ်မှတစ်ချိန်လုံးသင်တော့အဲ့လိုမျိုးအလွတ်ကျက်လေးပေါ့နော်ဟိုရောင်စုံဘောလုံးတော့ဘာလို့လောက်လဲကျွန်တော်တီးတတ်တယ်ဒါပေမဲ့ piano ကိုတည်တည်ချာချာ level တစ်ခုရအောင်ကျွန်တော်တီးတတ်ချင်တယ်အဲ့ဒါတော့ကျွန်တော်လုပ်တတ်ချင်ဆုံးရပဲပေါ့နော် now is there a motto or phrase that you live by ဆိုတော့ကျွန်တော်ဘဝမှာကျွန်တော်နေထိုင်တဲ့ sound book တွေပေါ့နော်အဲ့လိုမျိုး sound book ကြီးလို့တော့မရှိဘူးsound book တွေတွေ့လို့ရှင်တော့ကျွန်တော်အရန်အားရတယ်ပေါ့နော်ဒါပေမဲ့ကျွန်တော်အမှတ်တရဖြစ်နေစေတဲ့ sound book လေးတစ်ခုကတော့ sound book တော့မဟုတ်ဘူးဟို confucius ဆို socrates ဆိုပြောတဲ့ဟာလည်းမဟုတ်ဘူးဒါကတော့ American pop ဆိုတော့ Ariana Grande ရဲ့တခြင်းနေရပါတော့ breathing တခြင်းနေရ just keep breathing ပေါ့နော် just keep breathing ဆိုတာလေကအရင် simple ဖြစ်ပါတယ်ဘလို့အရင် simple ဖြစ်လဲဆိုတော့ကျွန်တော်တခါလေ anxious ဖြစ်တတ်တယ် nervous ဖြစ်တတ်တယ်ပေါ့နော်အဲ့လိုကျွန်တော်စိတ်အရင်တုန်လှုပ်တတ်တယ်လှုပ်ရှားတတ်တယ်ကျွန်တော် panic ဖြစ်တတ်တယ် အဲ့လိုအခါမျိုးတွေမှာဘလို့လောက်ပါလဲကျွန်တော်နည်းနည်းလေးလုံနေတိုင်းကုန်ရရတယ်စိတ်လေးကိုကြည်အောင်ထားလိုက်တယ်အသက်လေးကိုပုံမှန်လေးရှုလိုက်တယ် just keep breathing ပေါ့နော်အဲ့ဒါတော့ direct translation ပြန်မယ်ဆိုတော့ just keep breathing ကဟုတ်ပြီတခုခုခက်ခဲတဲ့ဂျုံလာတဲ့ခါမှာအသက်လေးရှုပြီးစိတ်ညစ်အောင်ထားလိုက်မယ်အဲ့လိုပဲတကယ် life မှာဒီခက်ခဲတဲ့ဟိုဆောင်းမွဲကြတာမျိုးတွေကိုယ့်ရဲ့ချစ်တဲ့တစုံတရာကိုဆုံးရှုံးသွားတာမျိုးတွေကိုယ့်ရဲ့ပစ္စည်းဥစ္စာစီးစိမ်တွေအများကြီးဆုံးရှုံးသွားတာမျိုးတွေကိုလှုပ်ချင်တာတွေနဲ့လွဲချော်သွားတာမျိုးတွေကြီးကြီးမားမားဆုံးရှုံးမှုတွေဖြစ်လာတဲ့ခါမှာလည်းအဓိက just keep breathing အသက်ဆက်ရှူမယ်အသက်ဆက်ရှင်နေမယ်ကိုလှုပ်ရှားရှူရကိုလှုပ်မယ်ပေါ့နော်အဲ့တော့ဒီ Ariana Grande ရဲ့ rock pop ချင်းဆိုပေါ့ပေါ့လေးဖြစ်ပေမဲ့လည်းကျွန်တော်အဲ့ဒီ just keep breathing ဆိုရဲစာသားလေးကိုပေါ့နော်ကျွန်တော်အရင်သဘောကျပါတယ်အဲ့တော့ကျွန်တော်လည်းလို့ခက်ခဲစိတ်ညစ်လာတဲ့အခါတွေမှာကျွန်တော်အဲ့ဟာလေးကိုအဲ့ချင်းစာသားလေးကျွန်တော် just keep breathing ဆိုတော့ကျွန်တော်နားထဲမှာကျွန်တော်ပြန်ပြီးကြားတယ်ကျွန်တော်အဲဆုံးအသက်လေးမှန်မှန်လေးရှူလိုက်တယ်လှုပ်ရှားရှူရဆက်လုပ်တယ်အဲခုနဒီ၃ခုလုံးပေါ့နော် role model ရောကျွန်တော်တော့လျှောက်try လုပ်ချင်ခဲ့တာရောဒီ motto of phrase ကိုကျွန်တော် Nikki White မိထားတာပေါ့နော်မိကွန်းလေးရန်ကောင်းပါတယ်ကျေးဇူးတင်ပါတယ်စိုးနန္ဒာထွန်းမိတာပေါ့နော် how important are religious beliefs to you ရဲ့ကျွန်တော်ဥတျောက်တယ်မဟုတ်ဘူးပေါ့နော်ဒီတကဘာလုံးနဲ့ချီပြီးပြောမှာဆိုတော့ဘာသာတရားတွေရှိတာကောင်းလဲကောင်းတယ်မကောင်းလဲမကောင်းဘာသာတရားရှိတာဘာကြောင့်ကောင်းလဲဆိုတော့လူတွေအတွက်ဒီနေထိုင်ဖို့စီမင်းစည်းကမ်းနေလူသားဆံဖို့စီမင်းစည်းကမ်းနေဒီဆက်ပြီးတော့ကြောင်းတဲ့ကြောက်ကြမှာမေတ္တာတရားတွေရှိဖို့လေးစားမှုတွေရှိဖို့မဟုတ်တာတွေမလုပ်ဖို့အဲတချို့နေရာဒေသတွေမှာဆိုလဲဘာသာတရားကဒီ လူပေါင်းစီမံစည်းကမ်းနောက်ဒီဥပဒေလည်းဖြစ်တယ်ပေါ့နော်နောက်တစ်ခါလူတွေကစိတ်သက်ကြနေတဲ့အချိန်နှော်လင့်ချက်တွေမရှိတော့တဲ့အချိန်မှာလည်းဖះကိုဆူတောင်းတာဖះနဲ့စကားပြောတာကုသိုလ်လုပ်တာလည်းနောက်တရားထိုင်လာတဲ့လူတွေအကုန်လုံးကဒီခွန်အားတွေပေးစေတယ်ဒါတွေကတကယ်ကောင်းတယ်အဲဘာသာတရားရဲ့တရားကိုထဲထဲဝင်ဝင်လုပ်မယ်ဘာသာတရားကြောင့်တယောက်နဲ့တယောက်အမုန်းနေမပွားဘူးပေါ့နော်အဲကျွန်တော်ခုနကပြောခဲ့တဲ့ဘာသာတရားကဘာကြောင့်မကောင်းဘူးလဲဆိုတော့ကိုယ့်ဘာသာတစ်ခုကိုကိုယ်အစွန်းရောက်လာတဲ့အခါမှာဗုဒ္ဓပဲဖြစ်ဖြစ်ခရစ်ယာန်ပဲဖြစ်ဖြစ်အဲမွတ်စလင်ပဲဖြစ်ဖြစ်ဘယ်ဘာသာပဲဖြစ်နေနေအမ်ဘာသာတရားကြောင့်တယောက်နဲ့တယောက်ကရောက်ကစားတွေဖြစ်မယ်အငင်းခုန်တွေဖြစ်မယ်အဲဘာသာတရားမှာပဲဘာသာတရားနဲ့နွယ်ပြီးတော့အမ်မဟုတ်တဲ့အယူအဆတွေဆွဲပြီးတော့ပါလာမယ်အမ်ဘာသာတရားကိုင်းဆိုင်တဲ့သူတယောက်မဟုတ်တော့ဘဲနဲ့ဒီအယူသီးတဲ့သူတယောက်ဖြစ်သွားရဆိုတော့မကောင်းလို့ထင်တယ်။အမ်ကျွန်တော်ကဒီခရစ်ယာန်နဲ့ဗုဒ္ဓဘာသာကြားထဲမှာကြီးပြင်းလာတဲ့သူတယောက်ဖြစ်တဲ့အတွက်နှစ်ခုလုံးနဲ့ရင်းနှီးခဲ့တယ်။နှစ်ခုလုံးရဲ့ကောင်းတဲ့အမှုအကျင့်လေးတွေလည်းကျွန်တော်အဓိက live မှာနေထိုင်နေပေါ့နော်ဥပမာဆိုလို့ရှိရင်ဒီငါးပါးသီလဆိုတဲ့အရာမျိုးဟာလာလူတိုင်းလုပ်တဲ့အရာလူဘယ်သူမှလိမ်ပြီးမပြောသင့်ဘူးသူတစ်ပါးသက်ကိုမသက်သင့်ဘူးရက်သေးစာဆိုတာတောက်မယ်ဆိုလေ။အမ်ရက်သေးစာတောက်ပြီးတော့နောက်ထပ်မကောင်းတဲ့အရာတွေလုံးမိနိုင်တယ်ပေါ့နော်အရက်တိစားဆိုအရက်လဲပါမယ်မူရစေးဘွားလည်းပါမယ်ပေါ့နော်ဘယ်လိုပေါ့သူများသားများပြစ်မှားတယ်ပါတယ်ဒါတွေအဓိက basically ငါးပါးသီလစောင့်ထိန်ပြီးတော့နေတယ်လူတွေကိုမေတ္တာထားတယ်အမ်အဲ့လိုပဲခရီးယံမှာလည်းခရီးယံရဲ့ဒီလူပေါင်းလူစီကံနေနေထိုင်နေရေတောင်းတောင်ချေရမယ်တောင်းတောင်share လုပ်ရမယ်ခွင့်လွှတ်ခြင်းတရားတွေမေတ္တာတရားတွေဒါတွေအဓိကလက်ခံထားတယ်ဒါပေမဲ့လည်းကျွန်တော်ကပြောရရင်ဒီဗုဒ္ဓဘာသာကောခရီးယံဘာသာကိုแท้แท้ဝင်ဝင်ကျွန်တော်မသိနားမလည်သေးဘူးပေါ့နော်အဲဒီကြောင့်ကျွန်တော်အခုအချိန်မှာအဲ့လိုဟိုအားတဲ့အချိန်မှာ Bible ဖတ်တယ်ဒီခရီးယံ forum လည်းကျွန်တော်လေ့လာတယ်ခုနည်းလည်းကောင်းမဲ့ကျွန်တော်ဒီဗုဒ္ဓဘာသာဒီတရားဟောတယ်ဒီဒေါက်တာနန္ဒမာလာဘီဝင်သားတို့ဒီ Oxford ဆရာတို့ဟောရတဲ့တရားတွေလည်းကျွန်တော်နားတယ်တနင်္လာမေးမြန်းတယ်ဆိုတော့ဒီ belief system ကြီးကနှစ်ခုလုံးကကောင်းတာတွေသင်ကြားတယ်ဆိုပေမဲ့လည်းတစ်ခုကဒီကံကံကြီးအကျိုး32ပုံရှိတယ်ဒီပရိသတ်သမုတ်ဘက်ကိုတွားတယ်တစ်ဖက်ကကြတော့လေဒါကအမ်ဟောရဖျားကဒီဖန်ဆင်းတဲ့လောကကြီးဖြစ်တယ်အမ်အဲ့လိုဆိုတော့ concept နှစ်ခုอ่ะပေါ့နော်ဟိုအခြေခံနေအကုန်ထူတယ်ဆိုပေမဲ့လည်းတော်တော်လေးတီးခြားကွဲတယ်ပေါ့နော်အဲ့ဒီအခါမှာကျွန်တော်ဒီဘာသာတစ်ခုကို develop လုပ်နိုင်မှုကျွန်တော်အချိန်ပိုပြီးတော့ကျွန်တော်လေ့လာရအောင်မယ်ကျွန်တော်ဖြစ်နိုင်တော့လေငါဗုဒ္ဓဘာသာငါခရစ်ယာန်ငါဟိန္ဒူဆိုအဲ့လိုမျိုးတော့တစ်ချိန်ချိန်မှာတော့ကျွန်တော်ဘယ်လိုဘာသာတစ်ခုကျွန်တော်ခံယူမယ်ဒါပေမဲ့လည်းကျွန်တော်အခုချိန်မှာကျွန်တော်လေ့လာနေတော့မယ်ပေါ့နော်အဲ့တော့အရေးပါလားဆိုတော့အရေးပါပါတယ်အမ် no ကမေးတာပေါ့နော်စိတ်ညစ်တဲ့အခါမျိုးစိတ်ဓာတ်ကျတဲ့အခါမျိုးဆိုဘာတွေလုပ်လဲယင်းတဲ့ hang out လုပ်ရတာကြိုက်လား AC chill လုပ်ရတာကြိုက်လားတဲ့ why တဲ့ဆိုတော့စိတ်ညစ်တဲ့အခါမျိုးဆိုတော့လူဆိုတော့စိတ်ကတော့အတက်အကျအများကြီးရှိတာပေါ့နော်ကျွန်တော်ဆိုလဲအဲ့လို cycle လေးနဲ့ပဲသွားနေပါတယ်ပေါ့နော်ချိုးချိန်တွေမှာလည်းရမ်းပျော်တယ်ချိုးချိန်တွေမှာရမ်းစိတ်ညစ်တယ်အဲ့တော့စိတ်ညစ်ရင်ဘာတွေလုပ်လဲဆိုတော့ကျွန်တော်စိတ်ကအရန်ညစ်တယ်လို့တော့မရှိဘူးပေါ့နော်ဒါပေမဲ့တချို့နေ့တွေမှာအလုပ်မှာတော်တော်လေးအဆင်မပြေတာမျိုးတွေဆောင်မပွဲကိစ္စအဆင်မပြေတာမျိုးတွေပတ်စံကိစ္စဘာညာအဲ့လို stress ဖြစ်နေတာမျိုးတွေပေါ့နော်လူဒီလောကရဲ့ဒီလောကဓာတ်ဒီဟိုကြုံလာရရင်တော့ကျွန်တော်အတွက်ကအများကြီးခက်ခဲတော့မလို့အဲကျွန်တော်ကိုယ်တိုင်လည်းဒီ depression ဆိုတာမျိုးကြီးကိုလည်းဆိုးဆိုးရွားရွားမဖြစ်ဘူးတဲ့အတွက်ကျွန်တော်အဲ့လိုကျွန်တော်ရဲ့ low ဖြစ်နေတဲ့ moment တွေမှာကျွန်တော်ခုနပြောလို့ပဲ break ယူလိုက်တယ်တလေးမမှန်လေးရှူတယ်ပြီးရင်ကျွန်တော်ကိုလှုပ်ချင်တဲ့အရာလေးလှုပ်တယ်ကျွန်တော်ကိုလှုပ်ချင်တဲ့အရာလေးကိုလှုပ်တယ်ဆိုတော့ကျွန်တော်လှုပ်ချင်တဲ့အရာလေးတွေ simple ဖြစ်တယ်ပေါ့နော်အဲကျွန်တော်စားကြတာဥပမာဆိုလို့ရှိရင် cheat meal တခုပေါ့ဗျာအဲ့လိုဒမ်ပေါက်တွေပါမျိုးတွေအဲ့လိုမာလာရှန်ဂေါ်တို့ hot pot တို့ဟိုစီဂျောတို့အဲ့လိုတရုတ်စာတို့လို့ကျွန်တော်စားကြတဲ့ဟာမျိုးတွေကျွန်တော်ကောင်းကောင်းအားရပါစားလိုက်တယ်ပြီးရင်အဲ့လိုပေါ့အေးစစ်စစ်ကြည့်လို့ရမယ်ရုပ်ရှင်တွေပေါ့ stress များတဲ့ဟာမျိုးမဟုတ်ဟာတာကားလေးတွေပါလေးကျွန်တော်ကြည့်တယ်အေးစစ်စစ်ကြည့်တယ်ဖြစ်နိုင်ရင်ကျွန်တော်လူတွေနဲ့အများကြီးတဲ့စကားမပြောဘူးကိုကျွန်တော်အဲ့လို me time အရန်လိုအပ်တယ်ဗျတယောက်တည်းနေပြီးကျွန်တော် recharge ပြန်လုပ်တယ်ပေါ့နော်ကျွန်တော်လူတွေအများကြီး recharge လုပ်မြောက်တယောက်တည်းနေလိုက်တယ်အမ်အဲ့လိုတရက်လောက်ပေါ့ကျွန်တော်လှုပ်ရှင်တာလှုပ်လိုက်တယ်လှုပ်ရှင်တာလှုပ်ပြီးရခါမှာနောက်နေ့ကျတော့ဘယ်ဖြစ်သွားလဲဆိုတော့ကျွန်တော်နည်းနည်း guilty ဖြစ်သွားတယ်လှုပ်ရှင်တာပေါက်ကြလို့တော့အချင်းကြတော့မှ guilty တက်ဖြစ်သွားဆိုပျော်လဲပျော်သွားရစားကြနေတယ်စားလှုပ်ရှင်တယ်လို့နည်းနည်းလေးပျော်သွားတော့မှကျွန်တော်ပြန်ပြီးတော့ဟုတ်ပြီငါဘာကြောင့်စိတ်ညစ်တာလဲငါဘာတွေလုပ်ရမလဲဆိုပြီးတော့ plan ပြီးတော့တောက်တော့ပေါ့နော်ဒါပေမဲ့ စိတ်ဓာတ်ကျတဲ့အခါမျိုးဆိုတာရှိတယ်စိတ်ဓာတ်ကျတဲ့အခါမျိုးဆိုတာဘယ်လိုရှိလဲဆိုတော့ကျွန်တော်2021ကကျွန်တော်တော်တော်ခက်ခဲတယ်2021 February မှာဖြစ်ခဲ့ဖြစ်ပြနေနောက်ပိုင်းမှာကျွန်တော်အာ social media မှာကျွန်တော်တော်တော်လေးကို purpose set လေးကိုတိုက်ခိုက်တာမျိုးတွေခံရတယ် in person နဲ့တိုက်ခိုက်တာမျိုးကျွန်တော်ခံရတယ်ကျွန်တော်မိသားစုလည်းလို့ purpose set ပြောတာမျိုးတွေခံရတယ်ပေါ့နော်မဟုတ်တဲ့ခါလေးကျွန်တော်ပြောခံရတဲ့ခါမှာကျွန်တော်စိတ်အယမ်းညစ်တယ်ကျွန်တော်ပြီးတော့အရာလေးမှာနေလို့စပြီးကောင်းလာတော့ရှိတယ်ကျွန်တော်အမေဆုံးသွားတယ်အဲ့လိုခါမျိုးမှာကျွန်တော်ထင်တယ်ကျွန်တော် depression စနေစနေဟာမျိုးလေးကျွန်တော်ဖြစ်တယ် depression ကိုကျွန်တော်တို့ဒီအလွယ်ပြောမှာ depression ဖြစ်တယ်ဆိုတာကျွန်တော်တို့ပျော်ရွှင်မှုကိုမခံစားရတော့ဘူးကျွန်တော်တို့ဒီခန္ဓာကိုယ်မှာရှိတဲ့အာရုံတွေလည်းမရှိတော့ဘူးမနက်မိုးလင်းလာတစ်ညလုံးအိပ်ထားလဲမနက်နိုးလို့ရှင်ဘာအားမှမရှိဘူးနွမ်းနယ်နေတာမျိုးတွေရှိတယ်ပြီးတော့နောက် mood ကလည်းလုံးဝမကောင်းဘူးပေါ့နော်အဲ့ဒါပြင်ဒီစားချိန်နောက်ချိန်မမှန်တာအိပ်ချိန်မမှန်တာ weight တက်ကြတွေဖြစ်တာလို့စသည်ဖြင့်ပေါ့နော်အဲအကြောင်းတွေပြက်တာအလုပ်တွေပြက်တာအဲ့လိုမျိုးတွေရှိတယ်အဲ့တော့ကျွန်တော်2021မှာတော့ကျွန်တော်တော်တော်လေးကိုစိတ်ဓာတ်ကျခဲ့တယ်စိတ်ဓာတ်ကျတော့ဘာတွေလုပ်လဲဆိုတော့ကျွန်တော်တို့က routine တစ်ခုရှိနေတာလုတ်เสียရှိနေတာအာကျွန်တော်အုံနှောင်းကိုအများအားအလုပ်ပေးနေတာကကျွန်တော်တို့အဆင်ပြေတယ်ပေါ့နော်ဘာလို့ဘလို့အဆင်ပြေတယ်ဆိုလို့ရှိရင်လူကဥမာထားပါတော့စိတ်သက်ကြနေလို့ငါအိမ်မှာပဲနေမယ်ဘာမှမလုပ်တော့ဘူးအဲ့လိုဆိုလို့ရှိရင်စိတ်သက်ကြเสียအကြောင်းတွေခေါင်းတွေကိုပြန်ဝင်နေအဲ့ဒီအကြောင်းတွေပြန်ပြီးတော့တွေးမိတယ်အဲ့တော့အဲ့လိုပို့ပြီးတော့စိတ်သက်ကြတယ်အဲ့တော့အိမ်ရဲထဲမှာနေနေလဲအိမ်ရဲထဲမှာပဲဆက်နေတယ်ဘာမှထပြီးတော့မလုပ်ချင်တော့ဘူးပို့ပြီးတော့ပြင်းတယ်အဲအိမ်မှာအဲ့စိတ်တက်ကြပြင်းလှုပ်လှုပ်ချင်စိတ်ပျောက်တဲ့တန်တွေကလဲတယ်ပြီးတော့တခါအဲ့ဒီမကောင်းတဲ့ thought တွေနဲ့ကိုကနေနေတယ်ပေါ့နော်အဲ့တော့ကျွန်တော်ဘာလုပ်လဲဆိုရင်ကိုယ့်ကို routine လေးတစ်ခုဖြောင်းလုပ်တယ်မနက်ဆိုလဲမနက်9:00 ထမယ်အဲလှုပ်သွားမယ် gym ဆော့မယ်ထမင်းချက်မယ်လှုပ်ရှားရှိရလုပ်မယ်ကိုကအဲ့လို routine တစ်ခုဖြစ်လာတဲ့အခါမှာကြတော့ဒီမဟုတ်ကဟုတ်ကအတွေးတွေကိုမတွေးမိတော့ဘူးခေါင်းနဲ့လည်းမဝင်တော့ဘူးပြီးတော့အလုတ်လုတ်နေတဲ့အချိန်မှာလည်းပေါက်ကြီးအတွေ့မဝင်အလုတ်ပဲလုတ်ဖြစ်နေတယ်နောက်တစ်ခါတငယ်ချင်းနဲ့အပြင်သွားမယ်တငယ်ချင်းနဲ့ခီးသွားမယ်တငယ်ချင်းနဲ့အတွေ့မယ်စကားတွေပြောမယ်အဲ့တော့အဲ့လိုစိတ်သက်ကြတဲ့အခါမျိုးမှာတော့အဲ့ဒီမကောင်းတဲ့ thoughts တွေမဝင်လာအောင်ပြီးတော့ကိုယ်လုတ်နေတဲ့ activity တွေကကိုယ့်ကိုပျော်စေတဲ့ hormone တွေထွက်အောင် happy hormone တွေထွက်အောင်နောက်အုံနောက်အမြဲတမ်းအလုတ်လုတ်ဖြစ်နေအောင်အဲ့လိုမျိုးထားတယ်အဲ့ဒါတော့စိတ်သက်ကြတဲ့အခါမှာလုတ်တော့ဒါပေမဲ့လည်းကျွန်တော်အဲ့ဒီအမေဆုံးသွားပြီးတဲ့အခါမှာကျွန်တော်တချို့အချိန်တော်တော်များများမှာကျွန်တော်အဲ့လိုမျိုးဘာသာငိုနေတဲ့အချိန်မျိုးတွေရှိတယ်အတချိန်လုံးမကောင်းတဲ့အတွေ့အကြုံတွေပဲဝင်နေတာမျိုးတွေရှိတယ်ငါ့ဘွားကြီးကဘယ်လိုပြောရမလဲငါအရန်ချစ်တဲ့အမေလည်းမရှိတော့ဘူးဒီအလုပ်ကြီးကလည်းအမေအရန်ဖြစ်ချင်ခဲ့လို့ငါလုပ်ခဲ့တဲ့ဆောင်အလုပ်ကြီးငါ future ဘာလဲပေါ့ဟုတ်တယ်မလားအဲ့လိုမျိုးအချိန်တွေကတော့အများကြီးရှိတယ်ပေါ့နော်ပြီးတော့စိတ်တက်ကြတဲ့အချိန်မျိုးတွေမှာကျွန်တော် routine လေးမှန်နေအောင်မကောင်းတဲ့အတွေ့အကြုံတွေမဝင်နေအောင်အပုံမဲ့ activity လေးလုပ်ဖြစ်နေအောင်လုပ်တယ်နောက် စကားပြောတာပေါ့နော်တကယ်ချင်းနဲ့စကားပြောတာမိဘနဲ့စကားပြောတာမျိုးလုပ်တယ်နောက်တစ်ခုကတော့အဲ့လိုခုနကျွန်တော်ပြောခဲ့တဲ့ပျော်ရွှင်မှုကိုမခံစားရတော့တာစိတ်ဓာတ်တွေကျနေတာကိုဘာမှလှုပ်ချင်ကြိုင်ချင်ဘူး energy တွေမရှိတော့တာအားရနေကုန်ခန်းနေရလို့ဖြစ်လို့ရှင်ဒါ depression ရဲ့ sign နဲ့ symptom တွေကျွန်တော်လိုပဲတယောက်တည်းပဲမနေနိုင်နဲ့ဖြစ်နိုင်ရင်တော့ counseling လုပ် psychiatrist နဲ့တွေ့ကုပေါ့နော်ဘာလို့ဆိုတော့ဒီစိတ်ဓာတ်ကျတယ်ဆိုတော့လေယောဂပဲလူတွေကနှာစီးချောင်းဆိုးဖြစ်ရင်ဒဏ်ရာရရင်စီးကံပြအဲ့လိုပဲလူစိတ်ဆိုတာလေကုစားရမယ့်အရာတစ်ခုပေါ့နော်ကျွန်တော်အဲ့ချိန်တော့ကိုယ့်ကိုတနာဖြစ်နေငါစိတ်သက်မကြောက်ဆိုတော့မကုခဲ့ဘူးကျွန်တော်ဒါအခုချိန်မှာအဲ့ဒီနေရာကိုပြန်ရောက်မှဆိုကျွန်တော် maybe ဟို counseling ယူမယ် therapy လုပ်ရင်လုပ်မယ် maybe GP နဲ့လည်းပြောရင်ပြောကြည့်မယ်ပေါ့နော်ငါစိတ်သက်ကြာနေမျိုးငါစိတ်တောက်အောင်မလားဘာညာပေါ့နော်အဲ့လိုမျိုးလုပ်မယ်ပေါ့နော်အဲ့တော့ဒီမေးခွန်းလေးနဲ့ခက်ဆင်ဆင်လေးရခုန Jeff လည်းမိတာ Jeff ကလည်း lowest point မှာကိုယ့်ကိုဘယ်လိုမျိုး motivate လုပ်ရမလဲဆိုကျွန်တော်အဲ့လိုပဲပြောခြင်းနဲ့ခုနပြောခဲ့လိုမျိုးပေါ့နော် motivate ပြန်လုပ်ဖို့ကတော့ lowest point ဖြစ်နေတဲ့အခါမှာ routine ရှိအောင်ထားမယ်ကိုယ့်စိတ်ကိုဘယ်တော့မှလွတ်နေတဲ့အချိန်ဆိုမပေးဘူးကိုယ့်ရဲ့စိတ်ထဲကိုမကောင်းတဲ့ thoughts တွေမဝင်စေဘူး therapy လုပ်မယ်လူတွေနဲ့စကားပြောမယ် activity တွေလုပ်မယ်အဲ့လိုပဲနောက်ထပ်မိကုန်းတစ်ခုမှထပ်အားကမေးထားလဲအရင်မပါရဲမတွေးမိအောင်ဆိုတော့ again အားနေရားနေအုံနောက်အောင်အလုပ်မပေးထားရအောင်အရင်မပါရဲတွေးမိမှာပဲအဲ့တော့အုံနောက်ကိုအလုပ်ပေးနေမှာပေါ့တစ်ခုခုဟိုမှာ game ဆော့တာမျိုးဆိုလဲဒါအုံနောက်အောင်အလုပ်ပေးရပဲစာဖတ်တယ်ဆိုတော့အုံနောက်အောင်အလုပ်ပေးရပဲဒီ vlog ရတယ်ဆိုတော့အုံနောက်အောင်အလုပ်ပေးရပဲနော်အုံနောက်အောင်တောက်ရှောက်အလုပ်ပေးနေတော့ဒီမကောင်းတဲ့ thoughts တွေမဝင်တော့ပြီးတော့အရေးကြီးတာကတယောက်တည်းနေလို့ရှင်ရမကောင်းတာအရင်စဉ်းစားမယ်တယောက်တည်းပါဇက်ပိတ်ပြီးနေနေလို့ရှင်ရခေါင်းထဲကိုမကောင်းတာတွေဝင်နေပေါ့နော်ကျွန်တော်ဆိုတော့အဲ့ဒါလေးလောက်ပါတချို့ဆိုလဲတရားထိုင်တာမျိုးတွေရှိတယ်ကျွန်တော်ကတရားထိုင်လို့မရကျွန်တော်စိတ်ထဲကျနေချိန်မှာတရားထိုင်ပို့ပြီးတော့မကောင်းတဲ့ thoughts ပို့ဝင်နေပို့အဆင်မပြေဘူးပေါ့နော်အဲ့ဒါကတော့ဒီထာကာရဲ့မိကုံက Jeff ရဲ့မိကုံက Jessica No ရဲ့မိကုံကို ဝင်မယ်ထင်တယ်ပေါ့နော်။တို့ကနောက်တစ်ခုမေးထားတာ hang out လုပ်ရတာကြိုက်လားအိမ်မှာပဲ AC chill ရတာကြိုက်လားဆိုတော့ငငယ်တော့ကတော့ hang out လုပ်ရတာကြိုက်တယ်ဘားတွေသွားတာ club တွေသွားတာပျော်တယ်အာသူတင်ကျွန်တော်တို့ kick ကတော့ EDM kick ပေါ့နော် EDM riff တွေသွားတာကြိုက်တယ် concert တွေသွားတာကြိုက်တယ်ဒါပေမဲ့ခုနောက်ပိုင်းတန်းတန်းနဲ့ကြီးလာတော့ဒီလူအုပ်ကြီးတွေဒီအတန်းစူညာနာတွေနောက်ဒီအယသမားတွေစေသမားတွေကိုမခံနိုင်တော့ဘူးအဲဒီတော့ chill ရတာကြိုက်တယ်အိမ်မှာလည်းလို TV လေးဖွင့်စားကောင်းတောက်ကောင်းလေးစားလိုပဲကိုမိသားစုတွေကိုချစ်ရတဲ့နေရာတော့ကြိုက်တယ်မဟုတ်ဘူးအမ်ဘားတွေပဲသွားမယ်ဆိုလဲအတန်တွေမစူညာဘူးအေးစေး music လေးနဲ့အစားကောင်းတောက်ကောင်းကောင်းရှိမယ် environment လေးရဒီဘယ်လိုပြောမလဲစေအေးလက်အေးရှိမယ်အဲ့လိုမျိုးနေရာတွေသွားတာမျိုးကြိုက်တယ်အမ်နောက်ဒါမှမဟုတ်လဲကျွန်တော်ချစ်လို့တဲ့ပုံစံကျွန်တော်ဒီတဘာဝနဲ့ပြန်ပြီးတော့ connect လုပ်ရတာကြိုက်တယ်ဥမာဒီရေကန်ဘေးလေးမှာလမ်းလျှောက်တာမျိုးတွေတောင်တက်တာမျိုးတွေအဲလှေလှော်တာမျိုးတွေအဲ့လိုမျိုး activity လေးတွေသဘောကျတယ်ပေါ့နော်အဲ့တော့အခုချိန်မှာတော့ချိရတာကြိုက်ပါတယ်။ hang out လည်း maybe တစ်နှစ်တစ်ခါလောက်ဆိုတော့ခံနိုင်တယ်။အဲ့တော့ပို့ပြီးတော့မခံနိုင်တော့တက်ရွယ်ရလာပြီ။အာ Jessica မိတာတော့ဖြစ်ချင်တယ်လို့မဖြစ်ရင်ဘယ်လိုဖြေသိမ့်လဲတဲ့။အခုရဲ့ life motto ကတော့ဘာလဲဆိုတော့ဖြစ်ချင်တာရောမဖြစ်ပါဘူး။ဖြစ်ချင်တာရောမနဲ့ကဆိုမိလာခြင်းနဲ့မိမလာဘူး။မိမလာတော့အဆင်မပြေဘူးပေါ့နော်။အဲ့လိုပဲ လူဘဝမှာတော့နေ့စဉ်နဲ့အမျှဖြစ်ချင်တာရောမဖြစ်ဘူးလေ။အဲ့တော့ဘယ်လိုဖြေသိမ့်လဲဆိုတော့ကျွန်တော်တို့ဖြစ်ချင်တာတွေမဖြစ်လာတဲ့အခါတိုင်းမှာဒီတစ်ခါငါဖြစ်ချင်တာမဖြစ်တဲ့အတွက်ဒီဖြစ်ချင်တာမဖြစ်လိုက်ရတဲ့အကျိုးဆက်ကြောင့်တနေ့နေ့မှာတိထက်ပိုကောင်းတာဖြစ်မယ်လို့ကျွန်တော်အမြဲတမ်းစဉ်းစားတယ်။အဲဘာလို့လဲဆိုတော့ကျွန်တော်2010မှာကျွန်တော်17မှာ10တန်းပြီးတယ်10တန်းပြီးတော့ကျွန်တော်ကစင်ကာပူမှာ A level တက်မယ်ပေါ့နော်စင်ကာပူမှာ A level တက်ပြီးတော့မှဈေးကြောင်းရှောက်မယ်အဲ့ဒါကျွန်တော်ရဲ့ plan ဘာလို့ဆိုတော့စင်ကာပူမှာကအိမ်နဲ့နေတယ်အဲကျောင်းလာကလည်းတခြားနိုင်ငံတွေအများကြီးတက်တာတယ်ပေါ့နော်ကျွန်တော်စင်ကာပူသွားမယ်ဆိုပြီးတော့ planner ဒါပေမဲ့ကျွန်တော်အဲ့ဒါနဲ့ကျွန်တော်စင်ကာပူမှာရှိတဲ့အဆိုးရအကြောင်းပေါ့နော်ကျွန် junior college လို့ခေါ်တဲ့ level နဲ့အကြောင်းနေရှိတယ်။ကျောင်း20လောက်ရှိမယ်ထင်တယ်။လျှောက်တာ။ကျွန်တော်အကုန်လုံးကိုလျှောက်တယ်။အကုန်လုံးကိုလျှောက်တယ်ကျွန်တော်တကြောင်းပဲလက်ခံတယ်။အဲ့လက်ခံတဲ့ကျောင်းကအဲ့လောက်အကောင်းကြီးမဟုတ်ဘူးပေါ့နော်။ဒီ record ကလည်းမကောင်းဘူးဆိုတော့ကျွန်တော်အမျိုးတွေကလည်းတက်ဖို့တားတယ်ပေါ့နော်။စင်ကာပူမှာလက်ချာ A-level နဲ့ private ကျောင်းနေရှိတယ်ဒါပေမဲ့အဲ့လောက်အကောင်းကြီးမဟုတ်ဘူး။အဲ့ဒါနဲ့ကျွန်တော်စင်ကာပူကိုရောက်ပြီးတော့ application တင်ပြီးတော့မှကျွန်တော်တစ်လလောက်နေပြီးတော့ကျွန်တော်အထုပ်ပိုက်ပြီးတော့ရန်ကုန်ပြန်လာရတယ်အားလုံးကိုနော်အားလုံးကျွန်တော်ပြောခဲ့တာအားလုံးတကယ်ချင်းနေရော farewell party ပဲလို့ငါစင်ကာပူသွားပြီ bye bye ဆိုပြီးအကုန် bye bye လုပ်ပြီးတော့မှစင်ကာပူရောက်သွားပြီးတော့မှတကြောင်မှမရဘူးရတဲ့အကြောင်းလည်းမကောင်းလို့ကျွန်တော်ရန်ကုန်ကိုပြန်လာရတယ်အဲ့အချိန်မှာကျွန်တော်စိတ်ရမ်းညစ်တယ်ကိုလို့ချင်တာဖြစ်ချင်တာမဖြစ်ဘူးလေနော်အဲ့ဒါနဲ့ကျွန်တော်ပေါ်တာပေါ့နော်ပြေစုံဦးကိုကျွန်တော်ဆက်ဆုံးတကယ်ချင်းမှာပဲ Eric ကိုကျွန်တော် G-Talk မှာ message ပို့တယ် message ပို့တော့ तू ကအင်္ဂလန်သွားမှာတဲ့အင်္ဂလန်သွားမှာ तू လည်းပါမယ်နောက်ထပ်တကယ်ချင်း3-4ယောက်လည်းပါမယ်ပေါ့နော်ပြီးတော့အဲ့ဒီအချိန်တုန်းကလည်းကျွန်တော်အဲ့ဒီပညာရေးပေါ့နော်ပညာရေးစုံစမ်းတဲ့လူတွေအများကြီးရှိတယ်ကျွန်တော်စကားတွေလိုက်ပြောတဲ့ခါမှာအဲ့မှာ Crown Education ကပေါ့နော်ဦးအောင်ကျော်စန်းခုတော့ဆုံးသွားပါပြီဒီကလူကောင်းတယောက်ပါဦးအောင်ကျော်စန်းကပြောတယ်ညီလေးတဲ့အင်္ဂလဆရာဝန်ဖြစ်ချင်လက်ချောင်းမထောင်းတဲ့အင်္ဂလန်မှာရှိတယ်ပေါ့နော်အဲ့နဲ့အင်္ဂလန်ရောက်သွားတယ်အင်္ဂလန်မှာ college တက်တယ်ပေါ့နော်ပြီးတော့ဆေးကျောင်းဝင်တယ်အခုဆိုဆရာဝန်ဖြစ်သွားပြီအဲ့ဒီတော့ကျွန်တော်ကစင်ကာပူမှာအဲ့တော့ကျောင်းရခဲ့ပြီးကျောင်းဝင်သွားခဲ့ရင်တော့မှဆရာဝန်ဖြစ်ဖို့မလွယ်ဘူးစင်ကာပူမှာကျွန်တော်တိတိလောက်ဈေးကျောင်းက2ကျောင်းလားပဲမသိဘူးရှိတယ်ပေါ့နော်အဲ့ဒါအပြင်哦အဲစင်ကာပူမှာစာတော်တဲ့သူကအရန်များတယ်ဈေးကျောင်းဝင်တဲ့သူလည်းအားများတယ်တောင်းတန်အောင်လူဈေးကျောင်းဝင်ပေါ့နော်အားကြောင့်စင်ကာပူမှာဈေးကျောင်းဝင်လို့အင်္ဂလန်ရောက်လာလို့အများကြီးရှိတယ်အဲ့ဒီတော့ကျွန်တော်သားစင်ကာပူမှာ A11 တက်ပြီးတော့မှဈေးကျောင်းမဝင်တာမျိုးကဖြစ်နိုင်ဖို့ကတရားရိုင်းနှောင်းလောက်ရှိတယ်အဲ့ဒါအပြင်စင်ကာပူ A11 ကအင်္ဂလန် A11 ထက်အများကြီးခက်တယ်အဲ့ဒီတော့အဲ့ဒီ A11 မှာပဲစိတ်ဓာတ်တွေပဲကျပြီးတော့ပေါ့နော်တခြား line တွေပဲရောက်သွားတော့တယ်ပေါ့နော်အဲ့တော့အဲ့ဒီစေချောင်းမဝင်စင်ကာပူမှာ11ဝင်သွားခဲ့ကျွန်တော်တို့ blessing in disguise ပဲအဲ့လိုပဲတခြားတော့အမ်ကိုလိုချင်တာမရလိုက်ပေမဲ့အဲ့ဒီမရလိုက်တဲ့အကျိုးဆက်ကြောင့်မနောက်တစ်ခွေမှာပိုကောင်းတဲ့အခွင့်အရေးရလာမျိုးတွေကျွန်တော်ကိုယ်တိုင်လည်းကြုံတွေ့ဘူးတယ်ကျွန်တော်တငယ်ချင်းတွေကိုလည်းကြုံတွေ့ဘူးတယ်အဲ့တော့အာ Jessica အဲ့လိုဖြစ်နေတာမဖြစ်ခဲ့ရင်တော့လေအဓိကအချိန်ပေးပါအချိန်ပေးပြီးတော့တခြားနီလန်းတွေကိုရှာကြည့်ပေါ့နော်အာခြားနီလန်းတွေရှာကြည့်ပြီးတော့မှအချိန်တော်တော်များများမှာပိုကောင်းတဲ့အခွင့်အရေးဆိုတာစောင့်နေတာမျိုးတွေဖြစ်နိုင်ပါတယ်ပေါ့နော်အဲဒီတော့အဲ့လိုပဲဖြေသိမ့်ပါတယ်အကိုရဲ့ life motto ကဘာဖြစ်မလဲဆိုတော့အစောကပြောခဲ့လိုပဲပေါ့နော်အဲ just keep breathing ပါပဲ now christian 1220မိထားတာပါဆုံးဖြတ်ရခဲ့တဲ့ decision တွေချရတော့မယ့်အခါမှာရွေးချယ်ပြီးမှငါဒါကိုမလုပ်သင့်ခဲ့ဘူးဆိုပြီးနောင်တမရရအောင်ဘလိုမျိုးရွေးချယ်တင်လဲ bro တဲ့အမ်ဆုံးဖြတ်ချက်တွေချတဲ့အခါမှာတော့ငါ နောင်တမရကြင်လို့ဆုံးဖြတ်တယ်ဆိုရင်တော့ဒါမှန်ကန်တဲ့ဆုံးဖြတ်ချက်ရကြင်မှာရလိမ့်မယ်ကျွန်တော်လည်းအဲ့လိုဆုံးဖြတ်ချက်တွေချတဲ့အခါမှာကျွန်တော်တော်တော်လေးကိုစဉ်းစားရတဲ့အချိန်ယူတယ်ဒါပေမဲ့နောင်တမရအောင်ဘယ်လိုရွေးချယ်ရမလဲဆိုတော့အဓိကကကိုကဒါပါတော့အမ် iPhone ရွေးမှာလား Apple ရွေးမှာလားပဲစဉ်းစားကြည့်ပေါ့အဲ့ဒါဆိုလို့ရှိရင်လူများတွေက iPhone ကိုင်တယ်လို့ iPhone လိုက်ကိုင်တယ်ဆိုတာမျိုးတော့မဖြစ်ရဘူးအမ်တကယ်ချင်းတွေကလိုက်ဖိအားပေးလို့ iPhone ကိုင်ပြောပြောလို့ iPhone ကိုင်တယ်မျိုးမဖြစ်ရဘူးအမ် iPhone ကဘာကြောင့်ကိုင်ကြတယ်လဲအဓိက iPhone ကကိုယ့်ကိုဘာတွေပေးနိုင်လဲ iPhone ရဲ့အားသာချက်တွေကဘာတွေလဲ iPhone ရဲ့ price point ကဘာလဲ iPhone ကဘာတွေအားနေတာလဲဘာတွေမကောင်းလဲပြီးတော့ကိုကကြတော့ဖုန်းကိုဘာကြောင့်ကိုင်တာလဲကိုကဖုန်းသုံးဖို့ကိုင်တာလားကိုကဓာတ်ပုံရိုက်ဖို့ကိုင်တာလားကိုကဗီဒီယို edit လုပ်ဖို့ကိုင်တာလားကိုကအီးမေးလ်ဖို့ဖို့ကိုင်တာလားပေါ့အဲ့တော့အဲ့လိုပဲပိုပြီးခက်ခဲတဲ့ဆုံးဖြတ်ချက်တွေဖြစ်တဲ့အဲထားပါတော့ကိုကတက်ကတော့တစ်ခုရွေးတော့မယ်ဥပမာဆိုမိဘတွေကကိုကိုဆေးချောင်းထားခြင်းနဲ့ဒါပေမဲ့ကိုကဘာလို့လဲမတော်ဘူးစာကြည့်ရတာလည်းမကြိုက်ဘူးကိုတကယ်တော်တာပကြီဆွဲတာတော်တဲ့အခါမှာဒီတက်ကတော့ရဲ့ပေးနိုင်နေဟုတ်ပြီဒီတက်ကတော့ syllabus ကဘာလဲဒီတက်ကတော့ကဘယ်လိုမျိုးကျောင်းသားတွေကိုလိုချင်တာလဲဒီ course ကဘယ်လိုရှိရလဲဒီတက်ကတော့ course မှာဘယ်လိုမျိုးအခြေအချင်းတွေကြောင့်ကိုကကောင်းမှာလဲအဲ့လိုပေါ့နော်အဓိကကတော့ဒီ decision တစ်ခုချရမယ်ဆိုဒီ decision A ရဲ့ကောင်းတဲ့အချက်ဒီ decision A ရဲ့ဆိုးတဲ့အချက်တွေ decision A ကိုရွှေ့လိုက်လို့ရေရှည်မှာဖြစ်လာမယ့်အရာတွေကောင်းမဲ့အရာရောဆိုးမဲ့အရာရောအဲ့ဒါတွေအကုန်လုံးကိုလေ့လာအထူးသဖြင့်ဒါပါတော့ iPhone ဝယ်မယ်ဆိုလဲလက်ရှိ iPhone သုံးတဲ့လူအမေဒီ iPhone ရဲ့ကောင်းတဲ့အချက်တွေကဘာလဲဒီဟာတွေကိုသုံးရတာဘာပျော်လဲဒီတိုင်းမဲ့ iPhone သုံးနေလို့ဘယ်လိုမျိုးအခက်အခဲတွေရှိလဲဘယ်လို disadvantage တွေရှိလဲအဲ့လိုပဲဆရာဝန်လိုင်းသွားမယ်ဆိုလို့ရှိရင်ဆရာဝန်ကြီးတွေလက်ရှိဆရာဝန်ကြီးတွေကိုအမေအဲဆရာဝန်လောက်ရတာပျော်ရဲ့လားဆရာဝန်လောက်ရတာဘယ်လိုအခက်အခဲတွေရှိလဲဘယ်အရာတော့ကိုဆရာဝန်ဘဝမှာအကျိုက်ဆုံးလဲအဲ့ဒါတွေမေးဆေးကျောင်းသားတွေလည်းမေးဆေးကျောင်းသားတွေလည်းအဲဆေးကျောင်းတက်ရတာအဆင်ပြေလားဆေးကျောင်းတက်ရတာပျော်လားဘာတွေတော့ကောင်းလဲဘာတွေတော့ခက်ခဲလဲဘယ်လိုမျိုးအရာတွေတော့မရောက်ခင်သိတင်လဲပေါ့နော်အဓိကတော့အဲ့တော့ဆုံးဖြတ်ချက်မချခင်မှာအဲ့ကိုသွားတော့မဲ့လမ်းအကြောင်းကိုတခြားလေးလေးလာအဲ့လမ်းကိုရှောက်နေစေလူတွေရှောက်ခဲ့တဲ့သူတွေအဲ့လမ်းကိုနောက်မရှောက်တော့ရေပေါ့နော်အဲ့လမ်းကိုလူတွေဘာလို့မရှောက်တော့တာလဲအဲ့လမ်းကိုလူတွေရွေးချယ်ဘာလို့နောင်တရတာလဲအဲ့ဒါလေးကိုတခြားမေးအဲ့ဒါလေးကိုတခြားမေးပြီးတော့တခြားရွေးချယ်ခဲ့ရနော်ဟုတ်ပြီဟိုကအဲ့လိုတခြားရွေးမေးမြန်စုံစမ်းလေးလာစုပြီးတော့မှလမ်း A ကိုရွေးလိုက်တယ်ရွေးပြီးတော့မှခက်ခဲလို့မရွေးတော့ဘူးကွာနောက်လမ်းပြန်ရှောက်မယ်ဆိုရင်တော့မှဒါကကိုတိတိကျကျလေ့လာခဲ့တဲ့ဟာဖြစ်တဲ့အတွက်နောင်တရတဲ့အကြောင်းမရှိဘူးကွာအဲ့လိုမဟုတ်ဘဲနဲ့ကိုကမိဘတွေက pressure ပေးလို့အာတငယ်ချင်းတွေလုံနေတာလိုက်လုံလို့ဆိုရင်တော့အဲ့လိုမျိုးတကယ်ချင်းနဲ့ချက်ထရောက်တဲ့အခက်အခဲတွေဖြစ်လာတဲ့အခါမှာနောင်တပူရမယ်လို့ထင်တယ်ပေါ့နော်အာ NIZWAYK 7787မိထားတာတော့အလေးချင်းကောင်းတွေကို consistent ချက်ချက်ဖြစ်အောင်ဘလို့နီးလန်းနေနဲ့လှုပ်ဆောင်ရမလဲဗျာဥမာလုံးမှတ်တာလိုမျိုးပေါ့တဲ့ဆိုတော့အမ်အလေးချိန်ကောင်းကိုအလေးချိန်ကောင်းမှုလို့အဲလုတ်တယ်ဆိုပြီးတော့မလုတ်တင်ဘူးပေါ့နော်ဥပမာဆိုလို့ရှိရင်လူတစ်ယောက်ကဝနေတယ်ဝနေတဲ့အတွက်အလေးချိန်ကောင်းဘာဖြစ်မလဲအစားကောင်းတောက်ကောင်းစားတယ်ဝေ့လျှော့တယ်အဲ့တော့စားကောင်းတောက်ကောင်းစားတယ်ဝေ့လျှော့လိုက်တယ်လူကပိန်သွားတယ်အဲ့လိုခါမျိုးမှာအလေးချိန်ကမလုတ်တော့ဘူးအဲအဲ့လိုပဲအဲလူများကဒါရီရေးလို့လိုက်ရေးလိုက်တယ်လာလေးရေးပြီးတော့နှစ်လသုံးလတော့ရေးပစ်တယ်နောက်ပြီးတော့မမြေးပြတော့ဘူးပေါ့နော်အကျဉ်ပြတ်သွားတယ်အဲ့တော့လေ့ကျင့်ကောင်းတွေကို consistent ကြကြဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတော့အဓိကတော့ကျွန်တော်ကတော့ဒီကျွန်တော်အဖေတို့အဖိုးတို့လုပ်တဲ့ပုံစံမျိုးပဲတခြားကျွန်တော်လေးစားအားချက်တွေလည်းလုပ်တယ်နောက်ဒီ atomic habits ဆိုတဲ့စာအုပ်မှာလည်းရေးပြထားတယ်ပေါ့နော်အဓိကကဒီကောင်းတဲ့အကျင့်တွေကိုယာယီလည်းမဟုတ်ဘူးစောင့်လည်းမဟုတ်လို့အားစားလုပ်တာမဟုတ်ဘူးဘွားနေလို့အစားရှော့စားတာမဟုတ်ဘဲနဲ့ဒီကိုယ့်ရဲ့ habit တွေကိုဖြစ်သွားအောင်ကိုယ့်ရဲ့နေ့စဉ်ဘဝထဲမှာပါအောင်လုပ်ရမှာပေါ့နော်အခုမှဆိုရင်ကိုကပို့ပြီးတော့ကျန်းမာခြင်းနဲ့ဆိုလို့ရှိရင်ဟုတ်ပြီကျန်းမာအောင်ဘာလုပ်မလဲအပြေးလေးချိန်ကလုပ်မယ်ပြေးတာဟုတ်ပြီပြေးမယ်ဆိုမနက်စောစီးထားရမယ်မနက်စောစီးထားပြီးတော့တစ်ရက်ကို5မိနစ်တစ်ပတ်ကို2ရက်အမီပြီး3ရက်စပြီးတော့ပြေးကြည့်အဲ့တော့တစ်ပတ်3ရက်ကိုတစ်လလောက်ပြေးနိုင်ပြီဆိုလို့ရှိရင်မနက်စောပြန်ထားဒီတစ်ခါပြေးတဲ့အချိန်ပိုကြာမယ် maybe တစ်ပတ်4ရက်လုပ်မယ်5ရက်လုပ်မယ်အဲ့လိုမျိုးဖြည်းဖြည်းချင်းတိုးလာတဲ့အခါမျိုးမှာ now ဒါကိုတစ်လလုံးမယ်နှစ်လလုံးမယ်တစ်နှစ်ဖြစ်လာရင်ဖြစ်လာမယ်အဲ့တိုင်းမဲ့စာဖတ်တာမှာလဲကိုကစာဖတ်ခြင်းနဲ့ဒါပေမဲ့စာဖတ်ဖို့အချိန်မရှိဘူးဆိုလို့ရှိရင်ညမအိတ်ခင် maybe စာအုပ်ကိုတစ်မျက်နှာပဲဖတ်အောင်တစ်မျက်နှာဖတ်အဲ့တစ်မျက်နှာကိုတစ်ပတ်လောက်ဖတ်ပြီးတော့မှနှစ်မျက်နှာနှစ်မျက်နှာနေ၅မျက်နှာ၅မျက်နှာနေ၁၀မျက်နှာအဲ့လိုဖတ်ရင်ဖတ်ရင်လည်းအဲ့လိုစာဖတ်တဲ့အကျင့်လေးရလဲကိုရဲ့ daily routine တွေကိုပါလာမယ် daily habit ဖြစ်လာမယ်အဲ့လိုဖြစ်လာတဲ့အခါကျတော့ကိုက မထားဘူးကျွန်တော်အဖေဆိုလို့ရှိရင်ကျွန်တော်တို့မွေးတဲ့ကနေပြီးတော့နေ့တိုင်းမနက်တိုင်းပြေးနေအခုထိမနက်တိုင်းပြေးတာပြတ်တဲ့ရက်မရှိဘူးပေါ့နော်အဲ့တော့သူတို့သူကိုယ်တိုင်ကဒီမပြေးရရင်တော့မှစိတ်ထဲမှာကတိကောင်းဖြစ်နေပေါ့နော်အဲ့တော့ तू ကဒါကိုကောင်းလို့တောင်မဟုတ်တော့ဒါကသူ့ရဲ့ daily life ဖြစ်သွားပြီ तू အတူကမနက်တိုင်းပြေးတယ်ဆိုတာကျွန်တော်တို့နေ့တိုင်းသွားတိုင်းမနာတက်လို့ပဲအဲ့လိုပဲကျွန်တော်ဆိုလို့ရှိရင်စာဖတ်ဖို့အချိန်နေအများကြီးမရှိဘူးစာဖတ်ဖို့အချိန်အများကြီးမရှိတဲ့အတွက်စာအုပ်ကိုဘယ်လိုဖတ်မလဲကျွန်တော် audio book တွေနားထောင်တယ်ကျွန်တော် podcast တွေနားထောင်တယ် podcast နားထောင်ဆိုတော့လေ podcast မှာဒီစာရေးဆရာတွေကအထူးသဖြင့်ဒီ podcast တွေကိုလာပြီးသူတို့စာအုပ်အကြောင်းတွေပြောတယ်အဲ့ဒါဆိုလို့ရှိရင် audio book နားထောင်ရင်လည်းစာအုပ်ဖတ်တာတည်းကျွန်တော်တော့ကပုံမြန်တယ်ပြီးတော့ကျွန်တော်ဒီ audio book ကိုကျွန်တော်ဒီ fast forward ပေါ့နော်ဒီ time 2ဆို time 1.5 လို့ပြီးတော့နားထောင်တော့မြန်မြန်လေးနားထောင်မြန်မြန်လေးပြီးသွားတယ်အဲ့ဒါကိုကျွန်တော်ဘယ်လိုလုပ်လဲကျွန်တော်ညာအိတ်လို့ရှိရင်ကျွန်တော်ကငငယ်လေးတွေအတန်တခုကြားမှာကျွန်တော်အိတ်ပြောတတ်တယ်အဲ့တော့ကျွန်တော်ဘာလို့ဆိုငငယ်ကကျွန်တော်အဖေကညာရင်ပုံပြောပြရပါတော့အဲ့တော့ကျွန်တော်ပုံပြနားထောင်မယ်ဆိုတာကျွန်တော်အဲ့လို podcast တွေစာအုပ်တွေကျွန်တော်ဖွင့်လိုက်တယ်ကျွန်တော်အိတ်ရပေးမှာအဲ့လိုဖွင့်လိုက်ပြီးကျွန်တော်အိတ်လိုက်တော့ဒီအိတ်လိုလဲပြောသလိုဒီစာအုပ်တွေ podcast တွေနားထောင်ပြီးသားဖတ်ပြီးသားဖြစ်သွားတယ်ပေါ့နော်အဲ့တော့အခုဆိုလို့ရှင်အဲ့လိုအတန်လေးတခုမှကြားကျွန်တော်အိတ်လို့မရအဲ့တော့ကျွန်တော်ဒါရကျွန်တော် daily life ဖြစ်သွားတယ်ပေါ့နော်အဲ့တော့အလေးချိန်ကောင်းတွေကို consistent ကြာကြာဖြစ်အောင်ဘယ်လိုနည်းလမ်းတွေလောက်ဆောင်မလဲဆိုရင်တော့အဲ့လိုမျိုးရေတိုလောက်တာထက်ဒီဟာကိုလုပ်မယ်ဒါပေမဲ့ဒီဟာကိုကိုနိုင်တော့လေနည်းနည်းလေးကိုပဲ consistently နေ့စဉ်ဖြစ်ဖြစ်တစ်ပတ်သုံးခါဖြစ်ဖြစ်တစ်ပတ်တစ်ခါဖြစ်ဖြစ်အဲ့လိုမျိုးလေးလုပ်ပြီးတော့ဖြည်းဖြည်းချင်းတိုးသွားမယ်ကိုဘဝရဲ့နေ့စဉ်အစိပ်ပိုင်းတစ်ခုဖြစ်သွားမယ်ဆိုရင်တော့ဒါ now consistent ဖြစ်သွားမှာပေါ့နော်Brozia ရဲ့ personal development အတွက်နေ့စဉ်လုပ်ဖြစ်နေတဲ့ daily habits နဲ့ routine သိချင်ပါတယ်ဆိုတော့ကျွန်တော်အစောကပြောသလိုပဲအဲကျွန်တော်ငငယ်ရဆိုစာအုပ်ဖတ်တာအရင်ကြိုက်တယ်ပေါ့နော်ကျွန်တော်ပြင်းနေအိမ်မှာစာအုပ်စင်ရှိတယ်ဆိုငငယ်ကမီးလဲတအားပြတ်တယ်အိမ်မှာဂိမ်းနေပါလေအဲ့လောက်မရှိဘူးပညာနည်းနည်းလေးကြီးလာမှလာကျွန်တော် PS2 တွေပဲစဝယ်တာပေါ့နော်အဲ့တော့အိမ်မှာကွန်ပျူတာလည်းအဆောဆုံးဂိမ်းလည်းဆော့လို့မရဆိုကျွန်တော်အိမ်ကစာအုပ်စင်မှာစာအုပ်တွေလိုက်ဖတ်လို့ကျွန်တော်ငငယ်ကကျွန်တော်ပေါ်တိုင်းထဲမှာကျွန်တော် channel knowledge ကတော်တော်လေးကိုကောင်းနေပေါ့နော်ဒါပေမဲ့အဲ့လိုဆရာဝန်ဖြစ်လာတဲ့ဆရာောက်လာတဲ့အခါမှာကျွန်တော်စာဖတ်ဖို့အချိန်အရင်မရှိတော့တဲ့အခါမှာကိုယ့်ကိုအားမလို့အားမရဖြစ်တယ်အဲ့တော့စာအုပ်တွေပို့ဖတ်ချင်တယ်ဒါပေမဲ့စာအုပ်ဖတ်ဖို့တည်တဲ့အချိန်ထပ်ပေးရတယ်အဲ့လိုအလုပ်တွေပါလုပ်ပြီးတော့ခါမှာတသက်ကြီးထိုင်းပြီးစာအုပ်ကြီးမဖတ်ချင်ဘူးအဲ့တော့ကျွန်တော်ဘာလုပ်လဲ audio book website ပေါ့နော် audible subscription ကျွန်တော်ဝယ်ထားတယ် now spotify လည်းရှိအဲ့တော့ကျွန်တော် gym ဆော့နေတဲ့အချိန်ကားစီးနေတဲ့အချိန်အပြင်သွားနေတဲ့အချိန်လမ်းလျှောက်နေတဲ့အချိန်နောက်ခုနပြောလို့အိမ်ရဝင်ငင်အချိန်မှာကျွန်တော်ဒီစာအုပ်တွေ audio book တွေ podcast တွေနားထောင်နေပေါ့နော်အဲ့ဒါလေးကတော့ကျွန်တော်လုပ်ဖြစ်နေ daily habits and routine ပေါ့နော်အခြားအရာဘာတွေလုပ်ဖြစ်မလဲဆိုတော့ကျွန်တော်ပုံမှန် gym ဆော့တယ်ချက်ပုံမှန်ကျွန်တော်အစားတောက်ဆိုကျွန်တော်ချင်းချင်းပြီးတော့အဲ့လိုမျိုးစားတယ်အာတခြားကျွန်တော်တခြားလုပ်တဲ့အရာတွေကကျွန်တော်ဒီပုံမှန်တော့ဒီ YouTube ပေါ့နော် YouTube မှာကျွန်တော်လေ့လာကြရှိရလေ့လာရပေါ့နော်အဲ့ဒါတွေပါပဲကျွန်တော်အရင်လိုထူးထူးထူးပြီးတော့မရှိပါဘူးကိုစရာရေးတဲ့ပြည့်နေစိတ်ကိုဘယ်လိုဖျောက်အောင်လဲသိချင်ပါတယ်တဲ့သင်္ချိုင်းမိထားတာပါသင်္ချိုင်းကျွန်တော်လည်းအရင်ပြင်ပါတယ်လူတော်များများလည်းပြင်မယ်လို့ထင်ပါတယ်ဆိုတော့လူဆိုတာကလည်းခက်ခဲတာနဲ့ AC တာဆိုလို့ရှိရင်ခက်ခဲတာကိုမလုပ်ချင်ဘူးလေနော် AC တာလို့ဆိုတော့ပြင်းတာတော့ပြင်းမှာပဲကျွန်တော်တို့ကပြင်းတာကိုဘယ်လိုမျိုးအဓိကကပြင်းတဲ့ဟာကိုဖျောက်လဲဆိုကျွန်တော်အတွက်ကမနက်ပေါ့နော်မနက်ကအရင်ရေးကြည့်တယ်မနက်ကိုဆော့ဆော့ဆော့နိုးလာပြီဆိုတော့ကျွန်တော်တို့ကဟိုအချီးဗ်မန့်တစ်ခုရသွားပြီပေါ့နော်ငါဆော့ဆော့နိုးလာပြီလူတွေထက်ငါဆော့ပြီးနိုးလာပြီဆိုလို့ရှိရင်ကျွန်တော်ဆက်ပြီးဟုတ်ပြီငါဒီနေ့မှာဆက်ပြီးတော့ကောင်းလာတယ်ငါဆက်လုပ်ရတော့မယ်ငါမနေ့ထက်ငါ ahead ဖြစ်နေပြီပေါ့နော်ငါ on time ဖြစ်နေပြီပေါ့နော်ဒီ schedule မှာငါအချိန်မှီနေပြီဆိုပြီးတော့ဒီထက်ကောင်းတာလေးလုပ်ဖြစ်တယ်နောက်တစ်ခုကကျွန်တော်ဟို vlog တစ်ခုလည်းကျွန်တော်လုပ်ထားရှိရပေါ့နော် I live my life like a game character for a day ဆိုတာကျွန်တော်ကိုကျွန်တော်နေ့စဉ်နေ့တိုင်းမှာကျွန်တော်တို့ task တွေပေးထားတယ်လုပ်စရာ list တွေပေးထားတယ်ငါဒီနေ့မှာတော့ဒီစာအုပ်ပြအောင်ဖတ်မယ်ဒီနေ့မှာတော့ငါ gym ဆော့မယ်ဒီနေ့မှာတော့ငါဒီဈေးဝယ်မယ်ဒီနေ့မှာတော့ငါဒီဟင်းချက်မယ်ဒါလုပ်မယ်ဒီလူနဲ့တွေ့မယ်ဆိုလို့ list တွေလုပ်ထားလိုက်တယ်အဲ့တော့ကျွန်တော်ပြောရရင်ပြင်းတယ်ပြင်းတော့အဖေလည်းကျွန်တော်နားကျင်တယ်ရုပ်ရှင်ကြည့်ကျင်တယ်ဒါပေမဲ့အဲ့ဒီနားရတဲ့ရုပ်ရှင်ကြည့်ကျင်တယ်ကြည့်ကြည့်နေတာတွေစားကျင်တောက်ကျင်တာတွေကိုဒီအပေါ်က checklist တွေမပြီးရင်မလုပ်ရအောင်ပေါ့အဲ့တော့ကျွန်တော်မနက်စောစီ note ပြီးတော့အပေါ်က checklist အကုန်ပြီးအောင်လုပ်လိုက်တယ်လုပ်ပြီးတော့မှပဲကျွန်တော်ပြင်းတယ်ပေါ့နော်အဲ့တော့ပြင်းတဲ့စိတ်ကိုတော့ဖျောက်လို့မရဘူးဒါပေမဲ့လည်းပြင်းတာကိုပြင်းလို့ရအောင်လို့ခက်တဲ့ဟာရင်လုပ်ပေါ့နော်ခက်တဲ့ဟာရင်လုပ်ပြီးမှပြင်းပေါ့နော်အဲ့လိုကျွန်တော်အဆင်ပြေပါတယ်ကျွန်တော်တက်ကတော့WNT မေးထားတာကတော့ကျောက်က personal attack လို့ရင်ဘယ်လိုတုံ့ပြန်လဲဆရာဆိုတော့ကျွန်တော် social media မှာတော့ personal attack လုပ်ခံရပါတယ်အဲကျွန်တော်အလုပ်မှာတော့ခင်ကောင်းဆောင် personal attack လုပ်မခံရဘူးပေါ့နော်အဲ့တော့ social media မှာတော့ကျွန်တော်တို့ဘယ်လိုမှတုံ့ပြန်ခြင်းမရှိဘူးပေါ့နော်တုံ့ပြန်ဆိုတော့လည်းပြန်ညင်တာပေါ့သိမလားတယောက်ချင်းစီကိုလိုက်ပြီးတော့ငါပြောညင်တာပေါ့ဒါပေမဲ့လည်းအဲဒါကဟုတ်တယ်မှန်တဲ့ solution မှမဟုတ်တာနော်ပြောတာလည်းရှိမှာပဲအဲအဲ့ဒါဒီ personal attack တွေကတော့အစမှတော်တော်လေးကိုခံစားရတယ်ပေါ့နော် အဲ့ဒီတစ်ခါလေးဆိုလို့ရှိရင်အဲ့ဒီ comment တွေကိုတစ်မျိုးမျိုးနဲ့စမျိုးပြန်မယ်တစ်ချိန်လုံးအဲ့ဒီဟာတွေ account မှာပြန်မြင်တဲ့မျက်စိမှာပြန်ပေါ်တာတစ်ခါလေးဆိုလို့အဲ့ comment ရေးတဲ့လူ account နဲ့သွားနှိပ်ကြည့်ပြီးတော့ဒီကောင်ကဘာကောင်းမလို့ငါ့ကိုပြောလဲပါဖြစ်တာပေါ့နော်ခုနောက်ပိုင်းမှာအလုပ်သိမ်းမဖြစ်တော့ဘူးဖြစ်ဘူးဆိုတာလည်းကျွန်တော် comment တွေလောက်လည်းမဖတ်တော့ဘူးဟန်လေကျွန်တော်ကောင်းတဲ့ comment လေးတွေဖတ်တယ်ကောင်းတဲ့ comment လေးလိုက်ပြီးပြန်ပေးတယ်ပေါ့နော်ပြီးဆိုကောင်းတဲ့ comment ရေးတဲ့လူတွေလည်းအရင်ကျေးဇူးတင်တယ်ဘာကြောင့်ကျေးဇူးတင်လဲဆိုတော့ဒီ comment ကောင်းကောင်းလေးရေးတဲ့အခါမှာကျွန်တော်တို့ခွန်အားရတယ်ဒီ Spotify ပဲ podcast လုပ်တာတွေအဲဗီဒီယိုရိုက်တာတွေပို့ပြီးတော့လုပ်ချင်တဲ့စိတ်ဖြစ်တယ်ပေါ့နော်အားလည်းရှိတယ်အော်ကိုဒီလူတွေချစ်နေသေးပါလားပေါ့နော်အဲ့တော့ personal attack ပေါ့နော် personal love လို့တော့ကျွန်တော်ရမ်းပြောပါတယ် personal attack ကတော့ကျွန်တော်in person ပေါ့နော်လူလူအပြင်မှာတော့တခါပဲဖြစ်ဖူးတယ်အဲ့ဒါကကျွန်တော်လန်ဒန်မြန်မာပွဲတစ်ခုမှာဖြစ်တာပေါ့နော်ကျွန်တော်အကြောင်းမဟုတ်တဲ့ rumor တွေအရန်ထွက်နေတဲ့အချိန်မှာကျွန်တော်အဲ့ဒီမှာကျွန်တော်အဲ့လိုမျိုးပြောခံရမှာကျွန်တော်အဲ့လို mask တွေပါတယ်လုပ်ပြီးတော့အုပ်ပြီးသွားတာပေါ့နော်ရုပ်ဖြတ်ပြီးသွားတာဒါမှမဟုတ်လူတယောက်ကျွန်တော်တိတ်ထားမျိုးပြီးတော့ ze ya shame on you ze ya shame on you ဆိုတိောက်ထဲနေအမျိုးသမီးတယောက်လည်းထားအောင်လူကြားထဲမှာကျွန်တော်တော်တော်လေးကိုတုံ့နှုတ်သွားတယ်ခါမှအဲ့ဒါမျိုးမကြုံဘူးဗျာဘာလို့မှမလဲမသိဘူးပေါ့နော်သူ့ပဲချက်ကြည့်ပြီးကျွန်တော်ပြုံးပြပြီးတော့ထွက်သွားတယ်အဲ့မှာပဲလူတွေအများကြီးကလာပြီးတော့ပေါ့နော်ကျွန်တော်ဘေးနားလာပြီးကျွန်တော်အားပေးတယ်ကျွန်တော်ဝမ်းပြီး selfie ရိုက်တယ်ပြီးတော့ဟိုမျိုးသမီးကိုလည်းအဲ့လိုဆက်မပြောဘူးပြောတယ်ပေါ့နော်အဲ့ဒါအဲ့ဒါလေးကတော့တော်တော်လေးကို heart warming ဖြစ်စေတယ်ပေါ့နော်အဲ့လိုလူတယောက်ကကျွန်တော်ဝမ်းပြီးအထိတ်လုံးတဲ့ခါမျိုးမှာမြန်မာလူမျိုးချင်းချင်းကဝိုင်းပြီးတော့ကျွန်တော်ဖေးမာပြီးတော့ပေါ့နော်ကျွန်တော် protect လုပ်တာတော့ပေါ့နော်အလုပ်တွေဘာတွေမှာ personal attack ဖြစ်လာမယ်ဆိုရင်တော့ဘယ်လိုလုပ်တင်လဲဆိုကျွန်တော်ကိုယ်တိုင်တော့အလို attack အလုပ်မခံရဘူးဒါပေမဲ့ကျွန်တော်ရဲ့ junior လေးတွေကျွန်တော်ရဲ့လုပ်ဖို့ခိုင်းပတ်တဲ့ attack လုပ်ခံရမျိုးရှိတယ်အဲ့လိုမျိုး attack လုပ်လာမယ်ဆိုရင်တော့ကျွန်တော်တော့အကြံပေးတာတော့ attack လုပ်လာတဲ့လူကထားပါတော့ဟုတ်ပြီလူတယောက်ကမောင်မောင်ကပြောတယ်ဇေယားကတော့လုံနေတယ်လို့ဖြစ်တယ်ဘာဖြစ်တယ်ညာဖြစ်တယ်လို့အကြီးကြီးဘာလို့သွားပြောမှာရှိမှာပေါ့နော်အဲ့ဒါဆိုတော့ကျွန်တော်အဓိကကတော့ကျွန်တော်သာဆိုရင်တော့အဲ့ဒီမောင်မောင်အရင်ဆုံးသွားပြီးစကားပြောမယ်ဘာကြောင့်မင်းတို့လို့ပြောတာလဲဘာကြောင့်မင်းတို့လို့ခံစားနေရလဲပေါ့နော်အဲ့လိုမျိုးသူနဲ့စကားပြောပြီးတော့မှ maybe we'll find a solution ကျွန်တော်တို့အဖြေတစ်ခုရအောင်ရသွားမယ်မရဘူးကတော့ဆာဖြစ်နေအောင်ဆိုလဲကျွန်တော်ရဲ့အဓိကကျွန်တော်အပေါ်မှာကျွန်တော် supervisor ရှိမှာကျွန်တော်တို့ဆေးရုံမှာဆိုရင်တော့ပေါ့ဗျာကျွန်တော်တို့မှာ clinical supervisor ဆိုရှိ educational supervisor ရှိရပေါ့နော်အဲ့တရားကိုကျွန်တော်သွားပြီးစကားပြောမယ်မမောင်ကကျွန်တော်တို့လို့ဖြစ်နေတယ်ကျွန်တော်အမြင်ရလို့ရှိရမမောင်အမြင်ရလို့ရှိရဟုတ်ပြီဆရာဘယ်လိုမျိုးကူညီပေးနိုင်မလဲပေါ့နော်အဲ့တော့အကြီးကိုအက်စကလေးလုပ်ပေါ့နော်အက်စကလေးပေါ်မှာအကြီးကဘယ်လိုဖြေရှင်းပေးနိုင်တာရှိမလဲအဲ့လိုအကြီးကမှမဖြေရှင်းနိုင်ဘူးဆိုတော့အဓိက management ကိုသွားပေါ့နော် management မှာဘာလဲဖြေရှင်းပေးနိုင်မလဲပေါ့အဲ့လိုပဲသွားမှာပေါ့ကျွန်တော်တခြားတော့ကျွန်တော်ကိုအဲ့လိုမျိုးဒီ social media က attack ကလွဲလို့အဲ့လိုမျိုး personally လို့ချိန်ချောက်တာမျိုးတွေဘာမျိုးတွေမကြုံဘူးတဲ့ကျွန်တော်မပြောတတ်ဘူးဒါမဲ့လို့ personal attack ဆိုတာခုနကကျွန်တော်ပြောချိန်ချောက်တာမျိုးမှာဒီစာတွေပို့လာတာလို့အသက်ကိုချိန်ချောက်လာတာဘာညာဆိုတော့ဒါ police တွေပဲလဲပါလာမှာပေါ့နော်ဒါတွေတော့ another level ဖြစ်သွားပြီပေါ့နောက်တစ်ယောက်မေးထားတာကတော့နိုင်ငံခြားမှာတဲ့ဆရာဝန်တွေ intern ဆင်းတဲ့အခါဘယ်လိုအခက်အခဲတွေရှိနိုင်ပါသလဲဆရာတဲ့ဆိုတော့ကျွန်တော် intern ဆင်းတော့ကတော့အဓိကအခက်အခဲကကျွန်တော်မှာစာအုပ် knowledge ပဲရှိတယ်ကျွန်တော်မှာဘာလက်တွေ့ knowledge မှာမရှိဘူးအဲ့တော့ပြောရရင်ကျွန်တော်ကြောက်တယ်ကြောက်တယ်ဆိုတာကိုရှိမှလူနာကြီးတည်သွားရင်ကိုဘာလောက်အောင်မှာလဲပေါ့ကိုရှိမှခုပြင်ဘာလောက်အောင်မှာလဲပေါ့နော်အဲ့ဒါအဓိကကစာအုပ်ကနေလက်တွေ့ကိုပြောင်းတာမှာကျွန်တော်တော်တော်လေးကိုမသိခဲ့ဘူးအဲ့တခုရှိမယ်နောက်တစ်ခုကတော့ဒီစာတွေ့ရနေလက်တွေ့အလုပ်ဝင်ရတဲ့အခါမျိုးမှာတော့ကျောင်းသားဘဝလိုမျိုးနေမကောင်းလို့အလုပ်မသွားခြင်းဘူးလို့ဟိုဒီနေ့စိတ်မပါလို့မသွားခြင်းဆိုတာမရှိဘူးကို professional ဖြစ်သွားပြီ professional ဆန်ဆန်နေရမယ်အဲ့လိုမျိုးပြောင်းလဲရှိမယ်နောက်တစ်ခုကပေါ့နော်ကျွန်တော်ကတော့ပြောရရင် intern ဘဝမှာအခက်အခဲကြီးဆိုပြီးတော့အရန်ကြီးတော့မရှိဘူးဒါပေမဲ့လည်းဘာကြောင့်မရှိရလဲဆိုတော့အဲ့ဒါတွေကိုကျွန်တော် advice အနေနဲ့ပေါ့နော်ပြန်ပြီးတော့အခုမှ intern ဆင်းမဲ့လူတွေအခုမှအလုပ်အသစ်စမဲ့လူကျွန်တော်အကြံပေးချင်တယ်အဲ့ဒါကတော့ကိုက intern ဖြစ်တယ်ကိုကအခုမှအလုပ်အแทကိုစဝင်နေလို့ဖြစ်တော့ကိုကအငယ်ဆုံးပဲကိုက experience အနည်းဆုံးပဲကိုလုံးကပတ်ပတ်လဲမှာကိုထက်အကုန်မတွေ့ကြုံဝါရင်းတဲ့သူတွေပဲเนาะအဲ့လိုခါမျိုးမှာကိုက maybe အခုမှစာမွက်ဖြစ်ထားတော့အခုမှစာတွေအများကြီးဖတ်ထားတဲ့အတွက်သူတို့ထက်စာတွေ့ပိုတိကောင်းသိနေလိမ့်မယ်ဒါပေမဲ့ကိုကအနေနဲ့ဆိုတော့ကိုကျွန်တော်ပြောရရင်ခြေသုပ်ဝတ်လိုပဲနေတယ်အကုန်လုံးမှာကျွန်တော်တစ်ခုခုလှုပ်ချင်တယ်ကျွန်တော်တစ်ခုမသိဘူးဆိုလို့ရှိရင်ကျွန်တော်ထက်ဝါအများကြီးရင်းနေဒီ nurse မကြီးတွေကိုမေးတယ်ဟုတ်ပြီလူနာကဒီလိုဖြစ်နေပြီ nurse မကြီးပုံမှန်ဆိုလို့ရှိရင် nurse တွေပုံမှန်ဆိုလို့ရှိရင်ဘယ်လိုမျိုးလုပ်လဲဒီလိုနေရာမျိုးမှာဘယ်လိုမျိုး investigation လုပ်လဲဘယ်လိုစီးတွေပေးလဲသူတို့ဆီအကြံဉာဏ်တွေတောင်းတယ်အဲ့လိုပဲတခြားမှာထားပါလူနာတယောက်ကစီးယိုတွေတအားကြနေပြီဆိုလို့ဆိုလို့ရှင်ဟုတ်ပြီကျွန်တော်မနိုင်တော့ဘူးဆိုလို့ရှင်ကျွန်တော်ရဲ့ senior ဖုန်းဆက်ပြီးတော့မေးမယ်ဒီမှာလူနာစီးယိုတွေကြာနေလို့ဖြစ်နေပါလဲဆရာကျွန်တော်ဘယ်လိုလုပ်ရမလဲအကြံပေးပါအောင်လူတိုင်းကအခုမှကိုကဒီအလုပ်ကိုစတာသိတယ်ဘယ်သူမှကောက်ပြီးတော့အခုပဲအလုပ်ဝင်တယ်အခုပဲဟို James Bond လို level ရောက်သွားမယ်လို့ဘယ်သူမှမရှိဘူးအဲ့တော့သူတို့ကလည်းကို ဘာမှမသိဘူးလို့စိတ်ထဲမှာ expect လုပ်ထားပြီးသားအဲ့တော့အဓိကကိုကမရှက်မယွံ့မဲနဲ့ဟို honestly ပဲပေါ့နော်ကိုမသိတာကိုမေးအဲကိုမတတ်တာကိုပြောကိုတတ်ချင်အောင်မဆောင်နဲ့ကိုသိချင်အောင်မဆောင်နဲ့နောက်တစ်ခုကတော့ခုနပြောလိုပဲခြေတော်ဝတ်ဖြစ်တယ်အဲ့တော့ကိုကသွားပြီးတော့ကိုကပိုသိပိုတတ်နေရင်တောင်မှအဲသွားပြီးတော့မာနမထောက်မွားနဲ့ဟုတ်ပြီဥမာကိုကဒီလူနာကိုတွေ့တယ်ကိုကဒီလူနာရဲ့အနာတွေတွေ့ပြီးတော့ကိုကရေယုံလို့ထင်တယ်ကိုရဲ့ဇာဝန်အကြီးအကျောက်ဒီလူနာရဲ့လူနာတွေတွေ့ပြီးတော့အဲခြေကြောက်လို့ထင်တယ်ဟုတ်ပြီအဲ့ဒါကိုသွားပြီးတော့အကြီးကိုသွားပြီးတော့ဒါကရေယုံဒါကရေယုံဒါကရေယုံရေကြောက်မဟုတ်ဘူးလို့ပဲမပြောနဲ့ကျွန်တော်ကတော့ရေယုံလို့ထင်ပါတယ်ဆရာဆရာကရေကြောက်လို့ထင်တယ်ပေါ့နော်ဘာကြောင့်ဒါရေကြောက်ဖြစ်ရလဲပေါ့ရေကြောက်နဲ့ရေဝံဘလူတွေကွာလဲပေါ့ကျွန်တော်ကိုရှင်းပြပါဦးအဲ့လိုပြောလိုက်လို့ရှင်ကိုကသူ့အထက်ဆင့်နေတော့ပြီးသူ့ကိုမှားတယ်လို့ accuse ဆိုတော့မဟုတ်တော့ဘူးအဲ့တော့သူကိုရင်ကမှားနေခဲ့လို့ရှင်လဲအော်ဟုတ်သားပဲဒါရေရောက်မှမဟုတ်တာဒါရေယုံမယ်မင်းပြောတာမှန်လဲလို့ပြောမယ်ဟုတ်ပြီဒီနေရာမှာကိုကမှားသွားခြင်းလဲသူကရှင်းပြအောင်ဟုတ်တယ်မလားအော်ဒါကတော့ရေကြောက်ပဲဒါရေယုံမဟုတ်ဘူးဒါဒီလိုရှိတယ်ဒါဒီလိုကွာတယ်ဆိုလို့ရှင်သူနဲ့ကိုနဲ့ဆက်ဆံရေးလဲကောင်းမယ်အမ်နောက်တစ်ခါကိုမှားသွားတဲ့ခါမှာလဲကိုကသူ့စီရံနဲ့ပြန်တင်တာမျိုးတွေရမယ်ပေါ့နော်ဆိုတော့အလုပ်လုပ်လာလို့ရှင်စာကျောင်းနဲ့ကွာတာကကျောင်းမှာ lecture ပုံမှန်သွားမယ်အမှတ်ကောင်းမယ်ဆိုရင်ကိုကထိတ်ကိုရောက်မှာပဲဒါပေမဲ့အလုပ်လုပ်လာတဲ့အခါမှာကျတော့ကိုကအလုပ်ကိုလာတာကိုက service ပေးဖို့လာတာကိုကလွေနဲ့တွဲပြီးတော့လှုပ်လှုပ်ဖို့လာတာကိုကကိုရဲ့လုပ်ငန်းကြီးရနိုင်တခုဖြစ်မှာဆိုကိုရအားလုံးကဒီဒီနိုင်ရဲ့ဒီဟိုဆက်သွားလေးတွေပဲပေါ့နော်ဒီဆက်သွားလေးတွေအကုန်လုံးညီညီညာညာနဲ့လဲနေတော့မှဒီနိုင်ကြီးကအလုပ်လုပ်မှာအဲ့တော့ကိုကဒီမှာဆက်သွားလေးတတိလေးအဲ့တော့ဆက်သွားတတိလေးဆက်သွားကြီးကြီးတွေနဲ့အကုန်လုံးအဆင်ပြေအောင်ဒီမှာအလုပ်ကအဆင်ပြေမှာပေါ့နော်အဲ့တော့ကျွန်တော်ကတော့ intern တယောက်နေနဲ့ life ကအလောက်ကြီးမခက်ခဲဘူးမခက်ခဲဆိုတာခက်ခဲရောရှိရပြဒါပေမဲ့အဲ့လိုမျိုးအလောက်ကလူတွေနဲ့ဒါအဆင်ပြေအောင်နေမယ်ဆိုလို့ရှိရင်အကုန်လုံးအဆင်ပြေပါတယ်ပေါ့နော်အဲ specialist တောက်ပြဖို့ဆိုဘလောက်ချိန်လို့မလဲဆိုတော့ကျွန်တော် UK နဲ့ပဲတွေ့ပြီးပြောမယ်ပေါ့နော် UK နဲ့တွေ့ပြီးပြောမယ်ဆိုတော့ကျွန်တော် UK မှာအများဆုံး line ကတော့ဒီ family medicine GP ပေါ့နော် GP ဆိုရင်တော့ကျွန်တော်တို့ဆရာဝန်ဖြစ်ပြီးကြာနေကျွန်တော်နှစ်နှစ် foundation year 1 year 2နှစ်နှစ်လောက်တယ်ပြင် GP training 3နှစ်လောက်တယ်5နှစ်ဆိုလို့ရှိရင်စေချောင်းအပီနောက်ထပ်5နှစ်ဆို GP ဖြစ်ပြီးဒါပေမဲ့လေကိုကတခြားခွဲစိတ်ဆရာဝန်ကြီးတွေဒီ neuro surgeon တွေဒီ cancer ဆရာဝန်ကြီးတွေအမ်ဒါမှမဟုတ်လေဒီနှလုံးရောဂါဆရာဝန်ကြီးတွေအစုပ်စားတဲ့ဒီ specialty တော်များဆိုရှင်ကျွန်တော်တို့ဒီဆေးကျောင်းပြီးတော့နှစ်နှစ်နောက်ထပ် specialty training ဆိုလို့ရှင်နောက်ထပ်9နှစ်10နှစ်ပေါ့နော်အဲ့တော့ဆေးကျောင်းပြီးတော့မှနောက်ထပ်အမ်ဘယ်ပြောမလဲအနည်းဆုံး9နှစ်10နှစ်တော့ကြာအောင်မယ်ပေါ့နော်ဒါပေမဲ့လေဘယ်သူမှအဲ့ဒီနောက်ထပ်9နှစ်10နှစ်ကို9နှစ်10နှစ်တက်one shot ဘယ်သူမှမပြီးပါဆိုဂျားထဲမှာဆောင်းမွေးတွေဖြည့်ရတယ်ဆောင်းမွေးဆိုလဲဒါလည်းဒီ one shot နဲ့အောင်ဖို့ကမလွယ်ဘူးအဲ့ဒါပြင်ဂျားထဲမှာအဲဟိုဘောခလေးရတော့ခလေးမွေးတော့မတန်ဒီ break ယူရာမျိုးတွေရှိတယ်အလုံးမှာ career break ယူရာမျိုးတွေရှိတယ်ဒီ training လုပ်နေရင်းနဲ့ပဲတခြားဟိုတက္ကသိုလ်မှာစာသွားသင်ပေးတာမျိုးတွေနောက်ထပ် master degree ယူရာမျိုးတွေရှိတော့ maybe အဲ73 45နှစ်လောက်တော့ကြာရင်လဲစာသွားနိုင်တယ်ပေါ့နော်ဒါကတော့အကျံပြင်းပေါ့နော်အောင်ကောင်းမြတ်မိတာတော့လုံရင်းနဲ့ဝါသနာပါသွားတာမျိုးရှိလားတဲ့အရင်ကနည်းနည်းပဲဝါသနာပါတာ ਉਹ လေဆိုတော့အမ်ကျွန်တော်ကိုပိုင်အတွေ့အကြုံကပြောရမယ်ဆိုတော့အများကြီးရှိပါတယ်လုံရင်းနဲ့ဝါသနာပါတာမျိုးဆိုကျွန်တော်ငငယ်ကကျွန်တော် fatty လေးပေါ့နော်ကျွန်တော်တော်တော်လေးဝါတယ်ကျွန်တော်တော်တော်လေးဝါတော့အဲဝိတ်ချရောမယ်ပေါ့နော်ဝိတ်ချရောမယ်ဆိုတော့ကျွန်တော်ဟိုဘောလုံးတန်တန်းပို့တယ်ဘောလုံးတန်တန်းကိုကျွန်တော်စပို့တဲ့အခါမှာကျွန်တော်ဘောလုံးပွဲလည်းမကြည့်ဘူးဘောလုံးရဲ့စီးမြင်နေလည်းနားမလဲဘူးဘောလုံးဝါသနာလည်းမပါဘူးဘောလုံးကလုံးနေတာဆိုလုံးနေတာသိတယ်ဘက်ခန်းကိုသိတယ်ရော်နာလဒိုကိုသိတယ်ကျွန်တော်ဘာမှမသိဘူး။ဒါပေမဲ့လည်းဘောလုံးတင်းနှံကိုရောက်ပြီးတော့မှကျွန်တော်ဘောလုံးကိုအရန်ဝါနာပါသွားတယ်။ဘောလုံးကိုကံယုံနေမကောက်ဘောလုံးဘွဲကိုကြည့်တယ်။တထဲဝင်ဝင်ကြည့်တယ်။ယူသူတို့ကိုကြည့်တယ်။ဘောလုံးအဲရဲ့ဒီနီးစနစ်တွေကိုလေ့လာတယ်။ဘောလုံးသမားတွေရဲ့ biography တွေလိုက်ဖတ်တယ်။ဘောလုံးနီးပြရဲ့ biography တွေဖတ်တယ်။ဒီဘောလုံးသမိုင်းတွေဖတ်တယ်ပေါ့နော်။အဲဒီတော့အဲ့လိုမျိုးရှိတယ်။နောက်တစ်ခါအလုပ်ရောက်လာတော့ကျွန်တော်ကငငယ်လေးတည်းကစကားနဲ့တယ်။လူတွေနဲ့စကားပြောမှာကိုရှက်တယ်အဲစကားပြောမဲ့ situation တွေဆိုကျွန်တော်ရှောင်နေပေါ့နော်ဒါပေမဲ့ဆရာဝန်လုပ်လို့ရှင်တော့လူတွေနဲ့အမြဲကိုစကားပြောနေရမှာအလုပ်မှာဆိုလို့ရှင်လဲကိုယ့်ရဲ့ senior တွေကိုယ့်ရဲ့ junior တွေ nursing team တွေနဲ့စကားအမြဲတမ်းပြောရတယ်နောက်ကျွန်တော်တို့ junior doctors တွေအနေနဲ့ကတစ်ချိန်လုံးဖုန်းခေါ်ရဥပမာဆိုဓာတ်မှန်ဆရာဝန်ကြီးတွေကိုဓာတ်မှန်ရိုက်ဖို့ဖုန်းခေါ်ရတယ်တခါဒီ microbiologist ပေါ့နော်ဒီ bacteria တွေ virus တွေနဲ့လုပ်တဲ့ဒီ antibiotics တွေကိုအကြံပေးတဲ့စီအိုင်ကြီးကိုမြန်မာဖုန်းခေါ်ပြီးသူတို့နဲ့စကားပြောရတယ်နောက်တစ်ခါမိသားစုတွေကိုလည်းဖုန်းမှာလှမ်းဖုန်းခေါ်ပြီးလှမ်းပြီးတော့သူတို့မိဘတွေအကြောင်းသူတို့ရဲ့လူနာရှင်တွေလူနာရဲ့အကြောင်းဖုန်းဆက်ပြီး update လုပ်ရတယ်တခါလူနာတွေနဲ့ face to face လဲပေါ့နော်စကားတွေပြောရတယ်ယောဂရဲ့အကြောင်းရှင်းပြရတယ်တခါ ဒီလူနာရှင်တွေမသိကြတာတွေလူနာရှင်တွေမသိတာပေါ့နော်သိကြတာတွေစေုံလာပြီးမိတဲ့အခါမှာသူတို့ပြောပြရတဲ့နောက်အဓိကဒီကျွန်တော် family discussion ဆိုတာရှိရပြဥပမာလူနာတယောက်ကစေုံရောက်လာပြီစေုံရောက်လာတဲ့အခါမှာသူတို့အသေးအတန်ဖြစ်နေအသေးအတန်ဖြစ်နေတဲ့အခါမှာအသက်ရှင်ဖို့အခွင့်အရေးကတော်တော်လေးကိုနည်းတဲ့အခါမျိုးရှိတယ်အဲဒီတော့ဒီလူနာကိုအခုအသက်ရှင်နေတဲ့အချိန်မှာတော့တနင်္လာတော့ treatment နေပေးမယ်ဒါပေမဲ့ဒီလူနာအစရအသက်ကလည်းအရင်ကြီးနေပြီသူတို့မှာနှလုံးယောဂါရှိတယ်အဆုတ်ယောဂါရှိတယ်ကြောက်ကရောဂါရှိတယ်အဲ့အတူကယောဂါအခြေအနေအရင်ဆိုးလို့နှလုံးရက်သွားတဲ့အခါမျိုးမှာငါတို့ကတော့ဒီအသက်80ကျော်ယောဂါမျိုးစုံရှိနေတဲ့အဖိုးကြီးဖွားကြီးပေါ်တော့တက်ပြီးတော့ CPR တွေ shock တွေပေးမှာမဟုတ်ဘူးသူ့ကိုထွက်တတ်မှာ comfortable ဖြစ်သွားအောင်ထားမယ်ပေါ့နော်ပြီးတော့ငါတို့အခုတော့လက်ရှိမှာတော့သူ့ကိုဆက်ပြီးကုမယ်ဒါပေမဲ့ကုလို့သွားဖို့လမ်းနှစ်လမ်းရှိတယ်တက်တာလည်းတက်တာပါမယ်မတက်တာလည်းတော့သေသွားတဲ့လမ်းရောက်သွားမယ်အဲ့တော့ငါတို့ဒါတွေလုပ်မယ်ဆိုပြီးတော့တော်များများပေါ့နော်အဲကျွန်တော်ကလည်းဒီဆေးရုံမှာလုပ်တဲ့အတွက်အဲ့လိုအသေးအတန်လူနာတွေနေတိုင်းတွေ့ရတဲ့အဲ့ဒီလူနာတွေရဲ့မိသားစုတွေဒါမျိုးကနေတိုင်းရှင်းပြရတယ်အဲ့လိုရှင်းပြရတဲ့အခါမှာကျွန်တော်တို့ကဒါဆေးเจ้าမှာကျွန်တော်တို့ကဟိုအဲ့ဒီမှာတော့လူနာအစ်စ်တွေမဟုတ်ဘူးနော်ကျွန်တော် fake patient တွေလောက်ရတယ်ကျွန်တော်မကြိုက်ဘူးမပြောဘူးကျွန်တော်စိတ်ညစ်ဆုံးပိုင်းပဲဒါပေမဲ့ဒါကိုကျွန်တော်ဆေးရုံမှာနေတိုင်းလုပ်ရတယ်အထူးသဖြင့်ကျွန်တော် covid ကာလမှာဆရာဝန်ကြီးတွေကတောင်းတောင်းဆေးရုံမလာဘူးဆေးရုံလာလဲသူ office မှာပဲနေတယ်ဟိုဒေါက်တာဝင်းကလည်းဒေါက်တာဝင်းကတော့ဟိုအပိုင်းနှစ်မှာပြောရတဲ့ဒေါက်တာဝင်းကတော့သူကတော့လုံးဝကိုယ်တိုင်ဝင်တာပေါ့ဒါပေမဲ့သူ့လိုမျိုးလူတိုင်းမဟုတ်ဘူးအဲ့လိုအခါမျိုးမှာကျွန်တော်တို့ကကိုဗစ်မှာလူနာတွေလာလို့ရှင်လေလူနာရှင်မိသားစုကျွန်တော်စကားတွေပြောရတယ်ဟုတ်ပြီမင်းတို့ကိုဗစ်တော့ဖြစ်နေတယ်လာပြီငါတို့ကအောက်ဆီဂျင်ပေးထားတယ်ဒီဆေးတွေပေးထားတယ်ဒါပေမဲ့လည်းလူနာကဆိုးသွားနိုင်တယ်ဒေသွားနိုင်တယ်အဲ့လိုမျိုးစကားတွေ discussion တွေကျွန်တော် patient family နဲ့အများကြီးလို့ရတဲ့ခါမှာဒီဟာကြီးကိုကျွန်တော်ကြိုက်လာတယ်ဝန္ဒနာပါလာတယ်ပြောလို့ရှိရင်အခုကျွန်တော်ဆေးကူရတဲ့ဟာမှာဘလူနာကိုအဲ့လိုမျိုးဆေးထိုးပေးရတာတွေလူနာကိုငကြက်ထောက်ပြီးနားထောင်ရတာတွေ diagnose လုပ်ရတာတွေကျွန်တော်အဲ့ဒီရှားဝင်လုပ်ရတဲ့ခါမှာဒီစကားပြောတဲ့အပိုင်းလူနာတွေကိုနားထောင်ရတဲ့အပိုင်းကိုကျွန်တော်ဝါနာပါသုံးပဲပေါ့နော်အဲ့လိုပဲကျွန်တော်ထင်တာကတော့ဟိုလောကကြီးမှာထမင်းချက်တာပဲဖြစ်ဖြစ်လက်ဝဲထိုးတာပဲဖြစ်ဖြစ်ဒီဆေးပညာသမိုင်းပညာသင်္ချာအရာအလုံးမှာခက်ခဲတာကြီးပဲဒါပေမဲ့လည်းအရာအလုံးမှာသူ့ရဲ့ဟိုစိတ်ဝင်စားစရာကောင်းတဲ့အရာလေးတွေသူ့ရဲ့ beauty လေးတွေသူ့ရဲ့အလှတရားလေးတွေကရှိပြီးသားအဲ့တော့တစ်ခုခုကိုလှုပ်လိုက်မယ်ဆိုလို့ရှိရင်ထဲထဲဝင်ဝင်တည်သွားရင်ကျွံ့ကျင်ဖြစ်သွားတဲ့အခါမျိုးမှာတော့ပေါ့နော်အဲ့ဟာလေးကိုသဘောကျပြီးတော့ကြိုက်လာမှာပဲဝါသနာပါလာမှာပေါ့နော်အဲ့တော့ကျွန်တော်ထင်တာကတော့လှုပ်ရင်းနဲ့ဝါသနာပါလာမျိုးရှိပါတယ်နောက်တစ်ခုကတော့ and carlos rigo မိထားတာပါသူကတော့ကျွန်တော်ပုံမှန် comment လည်းရေးပါတယ် message လည်းပို့ပါတယ်အဲ့တော့ကျေးဇူးအများကြီးတင်ပါတယ်ကိုစီယာတဲ့ဒီဆီယံဝင် journey တစ်လျှောက်အခက်ခဲပင်မဆုံးကပါလေတဲ့အခက်ခဲတွေကြုံလာရင်ဘယ်လိုမျိုးကြော်ဖြတ်လဲဆိုတော့ခက်ခဲဆုံး moment ကတော့နှစ်ခုရှိတယ်ပေါ့နော်အမ် number 1ကတော့ကျွန်တော်ဆီယံဖြစ်ခါစားကဆိုတာပြောခဲ့လို့ပဲဆီယံဖြစ်ခါစားမှာတော့ကိုကဒီအတွေ့အကြုံပေါ့နော်လက်တွေ့အတွေ့အကြုံမရှိသေးတာကတော်တော်လေးကိုဆိုးတယ်ဘယ်လိုတွေဆိုးလဲဆိုကျွန်တော်တို့ဆီယံ junior ဆိုလို့ရှိရင်ကျွန်တော် weekend မှာဆိုလို့ရှိရင်ကျွန်တော်တို့ဒီစေယုံရဲ့ word တွေအားလုံးကျွန်တော်တယောက်တည်း junior အနေနဲ့ကင်ရတာစဉ်းစားကြည့်နော်ကိုကမလေးတနေ့မှဆီယံဖြစ်တာအဲ့ဒါကိုဒီ word တွေအားလုံးဆိုလို့ရှိရင်ဇူလာစုစုပေါင်းဆိုဟိုလောက်ရှိမှာပေါ့နော်80တရာရှိမှာပေါ့အဲ့ဒီတရာအားလုံးကရဲ့ responsibility ကကျွန်တော်အပေါ်မှာကျွန်တော်ရဲ့တည်တာလည်းစေချောင်းမှတင်တဲ့ဟာလေးပဲရှိဒါပေမဲ့အခုဒီမှာလူနာတယောက်ကအသေးအတန်ဖြစ်ဆိုလူနာတယောက်ကိုအသေးအတန်တော့ကြည့်မယ်ဆိုဒါမျိုးတစ်ခါမှကျွန်တော်မြင်ဘူးစာအုပ်ထဲမှာပဲ manage လုပ်ဘူးဒါပြန် manage မလုပ်ဘူးပေါ့နော်အဲ့ဒါမျိုးအခါမျိုးဒီမှာကိုဘာမှမသိလို့ခံစားရတယ်အရန်လဲပြာရခတ်တယ်ပေါ့နော်ဘာလို့အမှန်လဲမသိဘူးခါလေရလို့ရှိရင်လူနာအသေးအံဖြစ်နေပြီသွားပြီးတော့မှ Google ပြန်ခေါ်ရတဲ့ခါမျိုးခေါက်တယ်လေအများကြီးရှိတယ်။နောက်ခါသွေးဖောက်တာတို့ဒီ drip check ဖို့ cannula ထိုးတာတို့နောက်နှာခေါင်းပိုက်ထိုးတာတို့စီးပိုက်ထိုးတာတို့ဆိုလေအခုမှဆရာမဖြစ်တာဗျာ။ဒါမျိုးကလှုပ်ဘူးတယ်ဆိုလေနှစ်ယောက်သုံးယောက်လောက်ပဲလှုပ်မှလှုပ်ဘူးတာ။အထူးသဖြင့်ကျွန်တော်တို့ကဒီ dummy ဆိုတဲ့အရုပ်တွေမှာပဲထိုးဘူးတာပေါ့နော်။တကယ်ဘာတွေထိုးတဲ့ခါမှလူနာကြီးကဖိုးကြီးဖွဲ့ဆိုလေအသားကြီးတွေကတွဲကြနေအကြောတွေလည်းရှာလို့မတွေ့ဘူးပေါ့နော်။အဲ့လိုခါမျိုးတွေမှာလူနာတယောက်ကိုပဲဒီဆေးထိုးဖို့ပဲတနားကြီးလောက်ကြာသွားတဲ့ဟာမျိုးတွေတော်တော်လေးကိုကျွန်တော်တို့အဲ့ဒါလေးခက်တယ်ပေါ့နော်ပြီးတော့အဲ့ဒီကျွန်တော်ဟိုပထမဆုံးနေ့မှာကျွန်တော်အခက်အခဲဆုံး moment တစ်ခုပါရှိခဲ့ဘူးလေအဲ့ဒါဘယ်လိုလဲဆိုတော့ကျွန်တော်တို့အဲ့လိုပဲ weekend မှာပဲပေါ့နော်အဲ့ဒီမှာမှတ်မှတ်ရ word 9 word number 9 word number 9ကဟိုအစာအိမ်နဲ့ဦးလမ်းကြောင်း word number 9အဲ့ဒီကျွန်တော်ထင်တယ်စနေမဟုတ်တနင်္ဂနွေနေ့တနင်္ဂနွေနေ့ကြီးကျွန်တော်က first on call လို့ခေါ်တယ်ပေါ့နော် first on call ဆိုတာမနေ့9နာရီကနေနော်မနက်7နာရီနဲ့6နာရီတိ first on call ဒီ word တွေအကုန်လုံး cover လုပ်တယ်နောက်တစ်ခါနောက်ထပ် junior တယောက်ကညနေ4ခွဲကနေ12ထိပေါ့နော်အဲ့တော့4ခွဲကနေ6ကြားမှာ cover တစ်ခုမိတယ်ပေါ့နော်တူတူနှစ်ယောက်တူတူရှိရပေါ့နော်အဲ့တော့ ကျွန်တော်ဝန်နိုင်ရစစ်စတာကြီးပေါ့နော်သူနာမည်ဂျင်နီဖာလို့ခေါ်တယ်အရက်ကမြင့်မြင့်ဝဝကြီးနည်းနည်းကြောက်ဖို့ကောင်းတဲ့ပုံစံမျက်နှာလည်းတည်တည်နေပေါ့အဲ့မှာဂျင်နီဖာကျွန်တော်ကိုဟိုပေချာနေပလီလွယ်တယ်ပလီလွယ်ပြီးတော့ခရစ်နံပါတ်30ရတဲ့ခါနာနေတယ်တဲ့မင်းဟိုလာကြည့်ပြီးတော့တခုခုလုပ်ပေးပါအောင်ဆိုတော့โอเคလို့သူကလည်းအရင်စိတ်ပူတဲ့ပုံမရပါဘူးခါနာနေရပါပေါ့နော်အဲ့ဒါကျွန်တော်ခရစ်နံပါတ်30ကိုသွားတယ်ခရစ်နံပါတ်30ကိုသွားပြီးတော့ပြရပါတော့ဘာဖြစ်တာလဲပေါ့ခါနာတာပေါ့ခါဘယ်နာနာလဲပေါ့ဘလူနာလဲဘာညာမို့ history ယူတာပေါ့နော်အဲ့တော့ तू ကကျွန်တော် history ယူပြီးတဲ့ခါမှာကျွန်တော်တိလိုက်တာတော့ပေါ့နော်ဟုတ်ပြီဒီ तू ခါနာနေတော်တော်ကြာပြီဒါအရှင်ကလည်းနာနေကြခါနာတာပဲဘာမှထွေးရူးမရှိဘူးပေါ့နော်လက်ရှိမှာ तू မှာဘာ pain killer မှာလည်းမရှိသေးဘူး maybe paracetamol လေးပေးလိုက်အဆင်ပြေပေါ့နော်အဲ့တော့ကျွန်တော် တိရမှာကျွန်တော် weekend မှာကဘဝတေကောင်ကျွန်တော်ခိုင်နာအလုတ်ရမ်းများတယ်လူနာတွေလည်းအရမ်းများတခြားအသေးအတန်ဖြစ်နေလူနာတွေမှာဒီဘဇာထဲကသွေးထွက်နေလူနာတွေရှိတယ်အဖျားအရမ်းတက်နေလူနာတွေရှိတယ်အောက်ဆီဂျင်ကျနေလူနာတွေရှိတယ်မျိုးမျိုးသောလူနာတွေအများကြီးရှိတဲ့အခါမှာဒီခါနာတော့ကကျွန်တော်ဘာမှမပြောပါတော့ဟုတ်ပြီ paracetamol ပေးလိုက်တယ်ဟုတ်ပြီ Jennifer လည်းဟုတ်ပြီ fine ကျင်းနေတယ် paracetamol ပေးလိုက်တယ် okay ပေါ့အဲ့မှာကျွန်တော်အဲ့လူနာကြောင့်အမေသွားတယ်အိမ်ပြန်သွားတယ်ပြန်သွားပြီးတော့မှနောက်ကျွန်တော်တို့ဟိုအင်္ဂါနေ့မှာအလုတ်ပြန်လာတော့မှနောက်ထပ်ကျွန်တော်ရဲ့အနောက်မှာ၄ခွဲကနေ7ခွဲနဲ့တကယ်ကြီးပြောတယ် main board 9 bet 10ကိုမှတ်မိလားတဲ့ကလေးမတစ်ဆယ်မှတ်မိလားအမှတ်မိတာဗောလို့ဟိုခါနာတဲ့တယောက်လေးဆိုတော့အေးတဲ့သူဆုံးသွားပြီတဲ့ဟာနဲ့ဘာလို့ဆုံးသွားလဲဗောအဲ့မှာတော့ပြောပြအဲ့ငါ့ကိုတဲ့လူနာကိုလာကြည့်ခိုင်းနေဗောနော်လူနာကိုလာကြည့်ခိုင်းတော့အာငါတော့ကြည့်လိုက်တယ်တော့ကြည့်ပြီးတော့သူကခါနာလို့ပဲငါ့ကိုပြောတာဒါပေမဲ့ငါလည်းဒီနာရောင်ငါဟိုဘာပြောမလဲ complete ဖြစ်သွားအောင်လို့ငါအဲ့ဒီချာလေး license ကြည့်ရဗောဗျာ license ကြည့်ရနောက် bike တွေပဲလေးဖိကြည့်ရဗောအမမတူတိုင်းမှာငါတေချောင်းလို့ငါ ECG လေးဆွဲလိုက်တယ်ပေါ့နော် ECG လေးဆွဲလိုက်တော့ ECG မှာတခုလေးပြောင်းလဲနေတော့တွေ့တယ်။အဲ့တော့တွေ့သူတွေ့ရပါလဲဖောက်လိုက်တယ်ပြောတယ်။တွေ့ရပါဖောက်ရတော့မှအဲ့ကျွန်တော်တို့D dimer ဆိုတော့ပေါ့နော်။ D dimer ဆိုတဲ့ဟာကတော်တော်လေးကိုမြင့်နေ။ D dimer ဆိုတဲ့ဟာလေးမြင့်နေတော့ D dimer ကလည်းပြောရလို့တော့ဟို specific မဖြစ်ဘူးပေါ့နော်။ D dimer ဆိုတာကဒီ infection တွေရှင့်လဲမြင့်နိုင်တယ်ခန္ဓာကိုယ်မှာခုခုရောင်နေရမ်းနေလဲမြင့်နိုင်တယ်။ဒီအဆုတ်မှာဟောပေါ့သွေးတွေခဲနေတာမျိုးတွေမှာလည်းမြင်နိုင်တယ်တစ်ချောက်တွေပဲမှာသွေးခဲတာမျိုးရှိနေလည်းမြင်နိုင်တယ်နောက်တစ်ခါကျွန်တော်တို့ဒီ abdominal aortic dissection လို့ခေါ်ရပေါ့နော်ဒီ bite ထဲကသွေးကြော dissect ဖြစ်သွားပေါ့နော်လုံးဝသွေးကြောပေါက်သွားတာမျိုးမှာလည်းသူကမြင်နိုင်တယ်အဲ့ဒါနဲ့ तू က senior ကိုတွားပြီးစကားပြောတယ် senior အဲ့မှာ CT scan ရိုက်မယ်ဆိုပြောမှာ CT scan ရိုက်တယ်အဲ့မှာ Luna ကို CT scan ကိုခေါ်သွားနေတော့မှာပဲ CT scan ထဲမှာပဲ Luna ကလုံးရက်သွားတယ်အဲ့ဒါတစ်ခါဒီကျွန်တော်အနောက်မှာလိုက်ပြီးတော့လောက်ရတဲ့ F1 ပေါ့နော်ကျွန်တော်နောက်မှာစင်းတဲ့ F1 တို့နာမည်လူဝီဆိုကွာလူဝီဆိုကတော့ပြီးတော့အဲ့ဟို CT scan ပေါ်မှာတော့ CPR ပါညာပေးရတယ်ပေါ့နော်အဲအဖြေသိလိုက်တာတော့သူဒူနာက bike သွေးကြောပေါက်နေတာဒါပေမဲ့သူက AC ပဲနော်ခါနာပဲရှင်းချာဘာမှမရှိဘူးအဲ့လူနာကတော့ဒီ CT scan ပေါ်မှာပဲဆုံးသွားတယ်ပေါ့နော်အဲ့ဒီအဖြစ်ပြက်ကတော့ပြောရရင်တော်တော်လေးကိုကျွန်တော်တို့နှစ်ပတ်လောက်ကကျွန်တော်အဲ့ဟာကြီးပဲပြန်တွေးနေတာပေါ့နော်အဲ့ဟာကြီးပဲပြန်တွေးနေပြီးတော့စားလိုက်ဒီစိတ်အိတ်လဲဒီစိတ်အိတ်လို့လည်းမရဘူးပြောကိုကိုအပြစ်တင်တာပေါ့နော်ငါတော်တော်သုံးမကြရလူပဲပေါ့နော်ငါဒါ sauce စီတီးခဲ့လို့ရှင်ဒီလူတေချင်မတင်မယ်ပေါ့နော်အဲ့လိုအမြင်နဲ့ဖြစ်တယ်ဖြစ်တော့အဲ့ဒါဖြစ်ပြီးတော့မှပဲ Jennifer ကလည်းကျွန်တော်စကားလာပြောတာပေါ့နော်ဇေယားတဲ့ဘယ်လိုလဲ are you okay ပေါ့နော်သူကမေးတယ်ပြောတာပေါ့နော်သူလည်းဒီလိုမျိုးမတင်ထားဘူးတဲ့ဖြစ်မယ်လို့မတင်ထားဘူးတဲ့ तू ကယင်းနေရတယ်ခါနာနေရပဲတဲ့ငါလည်းဒီ paracetamol ပြည့်တယ်ဆိုတာပဲ bright treatment ပေါ့နော်မှန်ကန်တဲ့ treatment ပေါ့နော်ဟိုတခြား high လောက်ပို့လဲမစီစဉ်ထားမိဘူးပေါ့နော်မစဉ်းစားထားမိဘူးပေါ့နော်ဒါပေမဲ့လည်းကျွန်တော်နောက်မှလာတဲ့ဒီ F1 Lewis ကသူကတေချာပြီးတော့လို blood တွေဖောက်လိုက်တယ် ECG ဆွဲလိုက်တဲ့ခါမျိုးမှာတော့ဒါကိုသူတွေ့သွားတယ်ပေါ့နော်အဲ့ဒါတော့ကျွန်တော်တော့အမှတ်မှတ်ရပဲအဲ့ဒီ moment ကကျွန်တော်တော်တော်လေးခက်ခဲတယ်အနောက် covid မှာလည်းတော့သူခက်ခဲတာပေါ့နော်အဲနောက်တစ်ခုကတော့ကျွန်တော်ဒီနှစ်ဆလောက်ပေါ့နော်ကျွန်တော်အဲ့ဒီဒီအရင်လုံနေကျွန်တော် Baron Furnace ကကျွန်တော် Milton Keynes ကိုပြောင်းသွားတယ် Milton Keynes ကိုပြောင်းသွားတော့ကျွန်တော်ဟိုပြောင်းတာ2000 22 August မှာစပြောင်းတာပေါ့နော်စပြောင်းတော့စပြောင်းတဲ့ကကျွန်တော်မပြောဘူးပြောဆိုတာပြောရရင်အလုတ်ကတူတူပဲဗျာလူနာရောကြည့်ရတူတူပဲလူနာတွေများတာလည်းဘယ်လောက်မှမကွာဘူး overall တူတူပဲဒါပေမဲ့ကျွန်တော်ဒီအလုတ်ကိုလုံနေကျွန်တော်ပျော်ရွှင်မှုမရဘူးဘာလို့လဲဆိုတော့ကျွန်တော်အရင်တုန်းကဆိုအဲ့လိုကျွန်တော်အမေဆုံးသွားပြီးတဲ့အခါမျိုးတွေဘာတွေမှာတော့မှကျွန်တော်ကအလုတ်သွားရင်ပြောတယ်ကျွန်တော်ဆေးရုံသွားမှာကျွန်တော်တက်ကြွနေဆေးရုံမှာအလုတ်လှုပ်လိုက်လို့ဒီကုံဘလို့ကုံသွားမှန်းလည်းမသိဘူးကျွန်တော်ကလူနာရင်းနဲ့တွေ့ရတာပြောတယ်လူနာတွေကိုစမ်းသပ်ရတာပြောတယ် diagnosis လုပ်ရတာပြောတယ်လို့ခုဆိုဗျာတွေးတွေဘာတွေဖောက်ဟာကင်ဂျင်လာထိုးတာကျွန်တော်ပြောသွားပြီအဲ့မဲ့ဒီဆေးရုံတင်မှာကျွန်တော်မပြောဘူးမပြောတော့စစချင်းထင်တာတော့ငါဒီအလုပ်ကိုခုမှဆက်လုပ်တာပဲပေါ့မပြောဘူးထင်တာပေါ့နော်ဒါမှအဲ့မှာကျွန်တော် August ကနေ December လေးလောက်လောက်လုပ်လိုက်တယ်လုပ်လိုက်တယ်မပြောသေးဘူးဒါနဲ့ ဒီကျွန်တော်ရဲ့ supervisor ပေါ့နော် Henry အားဆိုခေါ်ရန်တဘောကောင်းလားသူ့ကိုကျွန်တော်စကားသွားပြောကြည့်ရပေါ့နော်သူကတော့လည်းမေးတာပေါ့အလုပ်ကြောင်းလားဟိုနေရာအစ်စ်ကြောင်းလားလို့လားဒီလုပ်ဖက်ကိုင်းဘက်တင်မကောင်းလို့လားအဲ့ဒါတွေတခုမှမဟုတ်ဘူးလုပ်ဖက်ကိုင်းဘက်တွေလည်းကောင်းတယ်အလုပ်ကလည်းအလုပ်မခက်ခဲဘူးကျွန်တော်တခြားဟာလည်းမရှိဘူးဗျာဟိုစာရီပိုင်လောက်ရဆိုလဲဒါပုံမှန်လုပ်နေရယနေ့ကလုပ်နေရပဲကျွန်တော်တို့ကအလုပ်မ work load ကကျွန်တော်မပြင်ပါဘူး night shift ဆင်းရ weekend ဆင်းတာရိုးယနေ့ကလုပ်နေရဒါပေမဲ့ဒီဆေးရုံမှာကျွန်တော်နဲ့မတူသွားတာကဘာလဲဆိုတော့ကျွန်တော်အရင်ဆေးရုံ Baron Furnace တုန်းကဆေးရုံကအကြီးမဟုတ်ဘူးဆေးရုံကတေးတယ်အဲ့ဒီတော့လူတိုင်းကကိုယ်နဲ့တည်တယ်ဆရာဝန်အကြီးတွေလည်းတည်တယ် nurse တွေလည်းတည်တယ် physio တွေလည်းတည်တယ် cleaner တွေလည်းတည်တယ်လူတိုင်းနဲ့တည်တော့ဆေးရုံကတည်တည်လေးဖြစ်တဲ့အတွက်ကိုအလုတ်ကောင်းကောင်းလုပ်လို့ရှင်လေကိုကလူနာရုပ်စေနာထားတယ်အလုတ်ကိုစေနာထားပြီးတော့လုပ်တယ်မခိုးမကပ်ဘူးဆိုလို့ရှင်တိတဲ့အတွက်ဒီကိုရဲ့လှုပ်ဖော်ကိုင်းဘက်တည်းကကိုလှုပ်တာကိုအတိအမှတ်ပြူတယ်ကိုကူညီပေးတယ်ခွန်ကြီးလည်းကောင်းမယ်ကိုကအတော့မကြောက်ဘူးကိုကရေးသားခိုးနေတယ်အဲကိုကလူနာရုပ်စေနာမထားဘူးအလုတ်ကောင်းမလုပ်ဘူးဆိုလဲဒီဆေးရုံမှာတိတယ်ဒါပေမဲ့ဒီဆေးရုံအစ်စ်မှာကျတော့ကျွန်တော်ဘလောက်ပဲအလုတ်ကိုအားထည့်လုပ်လို့ဘလောက်ပဲမှန်ကန်တဲ့ဆုံးမချက်တွေချနေချနေဘလောက်ပဲစေနာထားထားအဲဆေးရုံကြီးလွန်တဲ့အတွက်ဒါမျိုးကမတိဘူးဗျာဆရာဝန်เนี่ยလည်းအများကြီးအဲ့တော့ကျွန်တော်ကအဲ့လိုလုပ်နေတယ်နောက် maybe နောက်တစ်ယောက်ကလည်းရေးသားခိုးနေမယ် at the end of the day ကိုရတဲ့ appreciation ကလည်းတူပဲအဲကိုရတဲ့လကလည်းတူပဲပေါ့အဲ့တော့ကြာလာတော့ကျွန်တော်ကကိုလုပ်နေပြီမဲ့လည်းလူဆိုတာဗျာပတ်စံကအဓိကမဟုတ်ပတ်စံအသက်ရှင်ဖို့လိုတာပေါ့ဒါပေမဲ့အဓိက appreciation တော့လိုချင်တယ်အဲ့လိုမဖြစ်လာတဲ့အခါမှာကိုကလှုပ်တာလုပ်နေတာကိုတော့ဘာမှအဲ့လိုမျိုးပြန်ပြီးတော့ဒီ positive feedback တွေဘာမှပြန်မလာဘူးအဲ့လိုခါမှာကျွန်တော်မပြောတော့ဘူးအမနဲ့ဆိုလဲကျွန်တော်အလုပ်မသွားခြင်းဘူးအလုပ်သွားမှယူစိတ်ညစ်လာတယ်ဗျာအရင်ကဆိုကိုအလုပ်တော့ဖို့ look forward to ဖြစ်တယ်ဗျာအဲ့လိုအခက်အခဲဆုံးအမေဆုံးတဲ့အချိန်မှာဆိုအိမ်မှာဆိုနေခြင်းအလုပ်ပဲသွားခြင်းတယ်အလုပ်ပဲလုပ်ခြင်းတယ်လူကအခုချိန်မှာကျတော့မနဲ့တောင်မထခြင်းတော့အလုပ်မသွားခြင်းအဲ့လိုဖြစ်လာတယ်အဲ့ခါမျိုးမှာကျွန်တော်ဟုတ်ပြီငါဒီအလုပ်ကတော့အမြန်ဆုံး escape လုပ်မှရမယ်ပေါ့နော်ဒါပေမဲ့ escape လုပ်မယ်ဆိုလို့ရှင်လဲအဲနောက်တစ်လုပ်ပြန်ဆိုင်လဲငါအခုလိုမပြောရင်ဘယ်လိုလုပ်မလဲပေါ့နော်အဲ့ဒါနဲ့ငါ part time လုပ်မှဖြစ်မယ်ပေါ့နော် part time လုပ်မှဖြစ်မယ်ဆိုတော့ part time ဆိုတော့ဟုတ်ပြီအလုပ်လည်းလုပ်ရမယ်တခြားကိုပျော်တဲ့အရာလေးတွေကိုလုပ်ချင်တဲ့အရာလေးလုပ်လို့ရမယ်အဲ maybe vlog တွေပဲပြန်ရိုက်လို့ရမယ်တခါ gym တခြားဆော့လို့ရမယ်ခင်းတွေပဲတခြားချက်စားလို့ရမယ်စဉ်းစားရတယ်ဒါပေမဲ့ part time လုပ်ဖို့ကကျွန်တော်တို့ဒီမှာကဒီ UK နိုင်ငံသားဒါမှမဟုတ်လို့ရှင် UK မှာအမြဲတမ်းနေထိုင်ခွင့်ရှိမှရမှာကျွန်တော်ကမြန်မာနိုင်ငံသား UK မှာအမြဲတမ်းနေထိုင်ခွင့်မရှိသေးဘူးဒါပေမဲ့ကျွန်တော်ကံကောင်းတာကအဲ့ဒီနှစ်မှာပဲ2022 August မှာကျွန်တော်က UK မှာနေရ10နှစ်ပြည့်သွားပြီအဲ့တော့ကျွန်တော်အမြဲတမ်းနေထိုင်ခွင့်ရှောက်ခွင့်ရှိအဲ့တော့ကျွန်တော်အမြဲတမ်းထင်ကုန်ရှောက်လိုက်တယ်။အမြဲတမ်းထင်ကုန်ရှောက်တာလူတိုင်းမရဘူးဆိုတော့အဲ့ဒါရှောက်ဖို့ကျွန်တော်ဆောင်ပွဲဖြစ်ရတယ်။ Life in the UK ဆောင်ပွဲဖြစ်ရတယ်။အဲ့ဒီဆောင်ပွဲပေါ်ကကျွန်တော် UK သမိုင်းကြောင်းတွေမေးတယ်။ UK ရဲ့ lifestyle အကြောင်းတွေမေးတယ်။ UK ရဲ့ဒီ pop culture အကြောင်းတွေမင်းသားမင်းသမီးအကြောင်းတွေရုပ်ရှင်တွေအကြောင်းအစုံမေးတယ်ဗျ။အဲ့ဒီဟာဆောင်ပွဲအရင်ဖြစ်ရတယ်။အဲ့ဆောင်ပွဲကျွန်တော်အောင်သွားတယ်။အောင်သွားပြီးတော့မှဒီနေထိုင်ခွင့်ကိုပြန်ရှောက်ရတယ်။ UK နေထိုင်ခွင့်ပြန်ရှောက်တဲ့ခါမှာသူတို့ကဒီကိုယ့်ရဲ့ဒီမှာနေထိုင်ခဲ့တဲ့ရာဇဝင်တွေ၊ကိုယ့်ရဲ့ bank account တွေ၊ဒီအလုပ်အကြောင်းတွေတခြားသော record တွေအများကြီးစစ်တာပေါ့ပိုင်ဆိုင်မှုပညာစစ်တယ်။အများစုဆိုဒါကိုရှောက်လိုက်ပြီးလို့ရှိရင်သူက6လလောက်နေမှရတယ်။အဲအဲ့ဒါအပြင်သူတို့ lawyer တွေပဲငားရတယ်ပေါ့နော်။ဒါကြီးကဒီအမြင်နဲ့နေထိုင်ကိုဆိုတာဒါဒီ law တွေပဲလည်းပါလာတော့။တို့ပေမဲ့လည်းကျွန်တော်ကပတ်စံလဲပုံမပေးဘူးနော်။သူက fast track option လည်းရှိတယ်သူအဲ့ဆိုအမြန်ရတယ်။ကျွန်တော်ပတ်စံလဲပုံပြောဆိုဒါကိုရှောက်တာတော့သူပေါင်1000လောက်ပေးရတယ်။အဲ့ဒါနဲ့ကျွန်တော်ရှောက်လိုက်တော့ကျွန်တော်ရဲ့အထောက်အထားပြည့်စုံလို့လည်းထင်တယ်။ကျွန်တော်ဆောင်ရမှုလို့လည်းထင်တယ်။ကျွန်တော်သူများရဲ့6လလောက်နေမှရတယ်ဟောကျွန်တော်တပတ်အတွင်းကျွန်တော်အမြန်နေထိုင်ကိုရသွားတယ်။အဲ့ဟိုဘင်းကဒီနေတိုင်းမပြောရလို့ကြီးမှာတော့ငါမလုပ်နိုင်ဘူးငါ contract ကလည်းနောက်ထပ်3000တောင်ရှိတာတကယ်နဲ့3000 contract မလုပ်တော့ဘူးဆိုပြီးတော့အဲ့နဲ့သွားပြောတော့area senior တွေကနားလဲပါတယ်ကျွန်တော် notice period တက်လာပြီးတော့ကျွန်တော်ထွက်လိုက်တယ်ထွက်ပြီးတော့ကျွန်တော်အရင်ဆေးရုံမှာကျွန်တော် part time ပြန်လုပ်တယ်ပေါ့နော် part time ကျွန်တော်အစက3ရက်လုပ်တယ်အခုကျွန်တော်တစ်ပတ်4ရက်လုပ်တယ်4ရက်လုပ်တော့ကျွန်တော်အခုဆိုလို့ရှိရင်အလုပ်မှာလည်းပြောသလိုကျွန်တော်အခုဒီ vlog တွေပြန် run လာနိုင်တယ်ကျွန်တော် podcast တွေ run လုပ်နိုင်တယ်နော်တခါကိုဂျင်ပုံမှန်ဆော့တယ်ထမင်းတွေတခြားချက်စားတယ်ဆိုတော့ကျွန်တော် live တွေလည်းပြန်ပြီးတော့ balance ဖြစ်လာပါဘောเนาะအဲ့တော့ဒီဟာကတော့ကျွန်တော်ရဲ့အခက်အခဲဆုံးပင်ပန်းဆုံး moment ပေါ့เนาะဘယ်လိုမျိုးကြော်ဖြတ်လဲဆိုတော့ကျွန်တော်အဓိကကတော့ solution ကပါလဲပေါ့ solution ကိုရှာလိုက်ပြီးတော့ခုဆိုရှင်အဲအခုဆိုပြောစရာကောင်းတဲ့အချိန်လေးပြန်ရောက်လာပြီပေါ့เนาะနောက်ထပ်တခြားခက်ခဲတာဆိုလို့ရှင်တော့အဓိကကတော့ကိုဘရောမပြည့်စုံတယ်ကိုကိုဘရောမတော်တယ်ကိုဘရောမကောင်းတယ်လို့မခံစားရဘူးဘာလို့လဲဆိုတော့အမြဲတမ်းစိတ်ပညာကပြောင်းလဲနေတာနေ့စဉ်နဲ့အမျှစိတ်အသစ်တွေထွက်နေတာပြီးတော့တခြားဆရာဝန်တွေအများစုလည်းခံစားကျွန်တော်လည်းခံစားအဓိကကိုတခြားလူတွေနဲ့တွားပြီးတော့ compare လုပ်တာပေါ့နော်အဲ့လိုအခါမျိုးမှာဘရောမကိုကတော်တယ်လို့မခံစားဘဲနဲ့ငါဆရာဝန်ဖြစ်လာတာက ဟိုတကယ်တော်လို့ဖြစ်လာတော့ဟုတ်ရဲ့လားငါဘာမှလည်းမသိပါလားငါဘာမှလည်းမတတ်ပါလားငါဘေးနားလွေတော့အရန်နေတက်နေအရန်နေတည်နေဆောင်းမွေးလည်းအကုန်အောင်နေပြီငါဘာမှလည်းမသိဘူးငါဆောင်းမွေးလည်းအကုန်မအောင်သေးဘူးငါဒီနေရာမှာမှရှိသင့်ရလားဆိုပြီး imposter syndrome တော့တအားဖြစ်တယ်ပေါ့နော်အဲ့ဒါတော့ကျွန်တော်မဟုတ်ပါဘူးအများလည်းကြုံတွေ့ရတယ်အဲနောက်တစ်ခုကတော့ဘာပေါ့မြန်မာပြည်မှာလည်းကျွန်တော်အများကြုံတွေ့ရမှာပေါ့နော်အဓိကကအင်္ဂလန်ကဒီ National Health Service ကဒီအစိုးရ run လုပ်တဲ့ health care system ဖြစ်တယ်အဲ့လိုခါမျိုးမှာအခုချိန်မှာဒီကျွန်တော်တို့ဆရာဝန်ဥယျာဉ်နဲ့လူနာဥယျာဉ်နဲ့ဘလို့မှအချိုးမကျတော့ဘူးပတ်စံလည်းမရှိဘူးအဲ့တော့ကျွန်တော်တို့ sound တွေမှာဆိုဘာကအရန်တည်တာလဲဆိုတော့ကျွန်တော်တို့ကဆေးရုံမှာလို့ကျွန်တော်တို့ဒီအရေးပေါ်ဌာနကိုကိုင်းရတယ်အရေးပေါ်ဌာနကိုကိုင်းတဲ့အခါမှာဆရာဝန်ကြီးဖို့စောင့်နေလူနာကအရင် sound တွေမှာဆိုလူနာ100လောက်ထိဖြစ်သွားတာမျိုးရှိတယ်အဲ့လိုခါမျိုးမှာဘလို့မှမကြည့်နိုင်ဘူးဘာလို့ဆိုတော့ဆေးရုံမှာလည်းလူကပြည့်နေတယ်ဆေးရုံမှာလည်းရှိတဲ့လူနာတွေလည်းဆေးရုံပြန်ပြီးတော့ဆင်းပေးလို့မရဘူး emergency ထဲမှာလည်း emergency ရောက်နေလူနာတွေကပြည့်နေပြည့်ပြီးတော့ဆေးရုံပေါ်တက်လို့မရဘာလို့တက်လို့မရလဲဆိုဆေးရုံခရင်နေပြည့်နေလို့အဲ့တော့နောက်ထပ်လာတဲ့လူနာတွေကလည်း waiting room မှာစောင့်နေရလူတွေရှိတယ်တချို့ခါဆို waiting room ကရှန်ထွက်လို့အဲ့လိုဆေးရုံကားပေါ်မှာကိုယ့်ရဲ့ကားပေါ်မှာစောင့်နေရမျိုးရှိအဲ့လိုခါမျိုးမှာကိုယ်ကလည်းဒီဘက်မှာလည်းအသေးအံလူနာတွေဒီလုံနေရတယ်အဲ့ဒီနောက်မှာလည်း list မှာပေါ်လာပြီးဒီလူကတော့လေဖြတ်တာလားဒီလူကတော့ heart attack ရတာလားဒီလူကတော့ heart failure ဖြစ်တာလားဒီလူကတော့သွေးကြိုတွေအများများနေပြီဒီလူကတော့ဟိုတက်နေပြီအဲ့လိုမျိုးတွေအများကြီးမြင်လာတဲ့အခါမှာကျတော့ကိုကဒီလူနာတွေတည်ပြဒီလူနာတွေအကုန်လုံးကချက်ချင်းကြီးရမယ်လူနာတွေဒါပေမဲ့ဘလို့မှဆရာဝန်လည်းမလောက်တဲ့အတွက်ဂရင်လည်းမလောက်တော့ဘလို့မှမကြည့်နိုင်ဘူးအဲ့လိုခါမျိုးမှာဒါသာငါအမေဆိုငါချက်ချင်းပြေးပြီးသွားကြည့်ချင်မှာပဲဒါသာငါအဖေဆိုငါချက်ချင်းထားသွားပြီးလုပ်ပေးချင်မှာပဲအဲ့လိုပေါ့နော်ဒါပေမဲ့လည်းအဲ့လိုလုပ်ပေးလို့မရဘူးဆိုတော့ကို့မှာဂရင်လည်းမရှိဘူးကို့မှာဆရာဝန်လည်းမရှိဘူးနတ်ဆယ်လုံးတော့မရှိဘူးပေါ့နော်အဲ့လိုမျိုးအခါတွေမှာတော့ဘယ်လိုပြောရမလဲတီးတီးကြီးနေပဲဘာမှလုပ်ပေးလို့မရတဲ့အခါမျိုးတွေကြောတော်တော်လေးကိုတော်တော်လေးကိုခံပြင်းတာပေါ့နော်သိတယ်လေဒီလူနာသာခုချင်းချင်းသာကြည့်လိုက်ရမှာဆိုဒီလူနာရဲ့အောက်ကမှာချင်းချင်းပြောင်းသွားမှာဒါပေမဲ့ဘလို့မှမကြည့်နိုင်ဘူးအဲ့လိုမျိုးအခါတွေရှိတယ်ပေါ့နော်ဒါလေးကတော်တော်လေးကိုဒီလိုပါခက်ပါနာနောက်တစ်ခုကတော့ဘာရှိမလဲဆိုတော့ဟိုဒါတော့ဟိုနည်းနည်းလေး chill ဖြစ်တဲ့ topic တရားပါပဲပေါ့နော်ခုနကတော့နည်းနည်း heavy ဖြစ်သွားတယ်ဒါတော့ကိုထုံးမဲမိထားတာပါကိုထုံးမဲကကျွန်တော်ဆေးရုံကဆရာဝန်ပဲကိုကျွန်တော်ရဲ့ senior ပေါ့နော်အကူကတော့ तू ကတော့ tech head ပေါ့နော် तू ကတော့ဒီနည်းပညာအကြောင်းတွေပါအရင်စဉ်းစားဆိုတော့နည်းပညာအကြောင်းမေးထားတာပေါ့နော် तू ကတော့ Android လား Apple လားတဲ့ဗာလဲအကူမေးတဲ့လူမှားနေပြီကျွန်တော်ကအဲ့ဒါလေးမသိဘူးပြောရရင်အဲ vlog လုပ်တာတော့မှကျွန်တော်ကလုံးတာပဲရှိတယ်အဲကင်မရာအကြောင်းတွေပါကျွန်တော်အလောက်ကြီးနားလေတာမဟုတ်ဖုန်းကြောင့်ပါကျွန်တော်တော့မသိဘူးဒါပေမဲ့လည်း Android နဲ့ Apple လားဆိုကျွန်တော်လောလောဆယ်တော့ကျွန်တော် Android တွေကိုင်နေပါတယ်ကျွန်တော်ဟောမပေါ့ Samsung Galaxy S21 Ultra ပေါ့နော်သုံးနေတဲ့အဲ laptop ကတော့ windows ပါ msi သုံးနေပါတယ်ဒါလည်းရှိတော့ကျွန်တော် android ပေါ့အဲဒါပေမဲ့ကျွန်တော်အရင်တော့ apple သုံးတာကျွန်တော်က flow တိစားဆိုကျွန်တော် apple iphone 10ရဲ့နောက် macbook air လေးသုံးနေပါတော့အဲဒီမှာဘာလို့အဲ iphone 10ခြင်တာလဲဆို iphone 10ကျွန်တော်ညီရဲ့ဖုန်းမှာကျွန်တော်ညီရဲ့ဖုန်းကျွန်တော်ယူလိုက်တာအဲ macbook air ဘာလို့သုံးလဲဆိုအဲဒီမှာကျွန်တော်အဲကြောင်းသားရဲ့ဆိုရှင် apple discount ရှိရေပေါ့နော်ပြီးတော့ macbook air နည်းနည်းပိုစိတက်တာကျွန်တော် macbook air သုံးနေအဲအဲဒီတော့ apple ကတော့ကျွန်တော်တို့သုံးရတာအဆင်ပြေတယ်အဲ user friendly တအားဖြစ်တယ်အဲဒီအကုန်လုံးလက်ချိတ်ဆက်ထားတော့လေဒီ iTunes ပြပါလေအဲ့တော့ Apple ကိုကဘာအခက်အခဲမှမရှိဘူးဒါအဲ့ဆိုဘာလို့ Android ကိုပြောင်းလာတာလဲဆိုတော့အဲ့လေ story ရှိတယ်ပြီးတော့တရကျတော့ဆေးရုံကနေပြီးတော့ပြန်လာတော့အိမ်မှာကလက်စိဆက်ပြကုန်တော့လက်စိဆက်ပြကုန်တော့လွယ်အိတ်ထဲမှာအဲ့ MacBook ကထည့်ထား MacBook ထည့်ထားတော့ MacBook ထည့်ထားတဲ့အကန့်မှာပဲရောင်းပြီးတော့လက်စိဆက်ပြကြီးထည့်လိုက်တယ်တကယ်တော့လက်စိဆက်ပြအစ်စ်ဝယ်လို့ရှင်ရဒါဖုန်းကတကျချက်ထားမှာပဲလေပိတ်ထားမှာပဲဒါပေမဲ့ဘာကြောင့်လဲမသိဘူးအဲ့အဖုံးကြီးကပွင့်သွားတယ်အိမ်လေးရောက်ကလွယ်လေးပွင့်လိုက်တော့ iPhone ကဆက်ပြားလေးကုန်ဝင်ပြီးတော့ကြွားသွားပြန်ပြန်တော့လည်းဘာဖြစ်လို့မလို့ MacBook ကဆက်ပြားလေးကုန်ဝင်ပြီးကြွားသွားအဲ့ဒါနဲ့အစ်စ်ပြောင်းမယ်ပေါ့နော်အစ်စ်ပြောင်းရမယ်ဆိုတော့ MacBook ကအဲ့ဒီအချိန်မှာကျွန်တော် vlog တွေတော်တော်လုပ်နေဟိုလို့ပြောရမလဲတော်တော်ခီးရောက်နေပေါ့နော်အဲ့တော့ editing လုပ်မယ်ဆိုတော့ MacBook Air နဲ့ MacBook Pro ကပိုကောင်းတယ်ပေါ့နော်ဒါပေမဲ့အဲ့ဒီအချိန်မှာကျွန်တော်မှာ student discount လည်းမရှိတော့ဘူးပြီးတော့ MacBook Pro ကတော်တော်လေးဈေးကြီးတယ်အဲ့တော့ MacBook Pro နဲ့ level လောက်သွားတဲ့တခြားဒီ Windows laptop တွေဆိုတော့အဲ့လောက်ဈေးမကြီးဘူးပေါ့နော်အဲ့တော့ကျွန်တော်ဈေးတစ်ခုရဲ့ကိုစဉ်းစားပြီးကျွန်တော်ဒီ Windows laptop ဝယ်လိုက်တယ်နောက်တစ်ခုကဘာလို့ android ဖြစ်သွားလဲဆိုတော့ဒါလည်း story ရှိတယ်အဲ့တော့ကျွန်တော်ကို Samsung ကဆက်သွယ်လာတယ် Samsung ဆက်လာပြီးတော့ဒီ S21 Ultra campaign လုပ်မယ်ပေါ့နော်အဲ့ကျွန်တော်ဒီ campaign ကြောင့်ဆွေးနွေးကြရတယ်ပေါ့နော်စကားတွေပြောတယ်ပြောပြီးတော့သူကဟိုသူတို့ဘက်ကတော့ဒီ Samsung ကိုပို့ပေးလို့မရဘူးတဲ့ဒီ UK ထိပေါ့နော်အဲ့တော့ဒီ campaign တော့ကိုပေါ့နော်ဒီ telephone ဘိုးကဒီကျွန်တော် talent fee score မြန်မာပြည်ကိုပေးမယ်ကျွန်တော်ဟာကျွန်တော် UK မှာဖုန်းဝယ်လိုက်ဆိုပြီးတော့အဲ့ဒါနဲ့ဖုန်းယူဝယ်ချလိုက်တော့ဖုန်းလည်းဝယ်ချလိုက်ပြီးတော့ campaign တောင်မပြီးသေးဘူးကျွန်တော် February 1ရက်နေ့ကိစ္စတွေဖြစ်တယ်အဲ့ဒီ campaign လည်းပြတ်သွားတယ်ပြီးတော့ကျွန်တော်တို့ဒီ Samsung ကိုငှားပေးတဲ့အကူကလည်း Samsung ကနေအလုပ်ထွက်ပြီးတော့သူလည်းလွတ်တနေရာကိုလွှင့်သွားတယ်ဗျအဲ့တော့ ဘလို့မှအဲ့ဟာပြန်ပြီး trace လို့မရတော့အဲ့တော့ကျွန်တော်ဒီဖုန်းကြီးနဲ့ကျွန်တော်ကြံခဲ့တာပေါ့နော်အဲ့တော့ Samsung စီကနေဘာမှမရသေးပါဘူးအဲ့တော့ Samsung ဘက်ကပတ်စံလာပေးချင်တယ်ကျွန်တော်ပေးလို့ရပါတယ်ပေးတော့မတော့မထင်ပါဘူးအာ anyway အဲ့ဒါကြောင့် Android ဖြစ်သွားတာပါပေါ့နော်အဲ့ထက်တော့ပို့ပြီးတော့တခြား reason တော့မရှိဘူးအာဒါပေမဲ့ Apple နဲ့ Android ဆိုရင်တော့ကျွန်တော်က Apple သုံးရတာပို့အဆင်ပြေတယ်ဘာလို့လဲဆိုတော့ကျွန်တော်ဒီ tech အပိုင်းနေပါအရင်မသိတဲ့အတွက် Apple ကလူဘိန်းအတွက်ပို့အဆင်ပြေလို့ထင်တယ်ပေါ့နော်ကျွန်တော်ကလူဘိန်းဆို anyway အောင်ထက်ကမိတာတော့ဘာလို့ COVID နောက်ပိုင်းပျောက်သွားတာလဲတဲ့ဘောလုံးအကြောင်းပြောတာနဲ့စသတာဆိုတော့အရင်လိုဘောလုံးအကြောင်းမပြောတော့ဘူးလားတဲ့ what about boxing day special at the inside forward ဆိုတော့ဘာလို့ COVID နောက်ပိုင်းပျောက်သွားတာလဲဆိုတော့အဲ့ဟာအကြောင်းအကျတဝင်းကတော့ကျွန်တော်ရဲ့ဒီ comeback video ပေါ့နော်အဲလွန်ခဲ့တဲ့ maybe a few months ago ကတင်ထားတဲ့ဟာ YouTube မှာရှိပါတယ် live lately ဆိုတဲ့ဟာလေးပါအဲ့ဒါလေးမှာကြည့်လို့ရပါတယ်အဲအဓိကပျောက်သွားတဲ့အကြောင်းရင်းကတော့စိတ်ဓာတ်ကျလို့ပါစိတ်ဓာတ်ကျဒါလည်းပါတယ်နောက်ဟိုလိုမျိုး social media ကအဲ့လိုကျွန်တော်လုံးဝမပျောက်ခင်အချိန်မှာကျွန်တော်ရဲ့ထိတ်ဆုံးလို့ပြောလို့ရတယ်ဗျာကျွန်တော် live stream မှာတော့မှ live လွှင့်တာကျွန်တော် new year live လွှင့်တာ2020 live new year live မှာလူသိမ့်ချီပြီးတော့လာကြည့်ရယ်အဲ့အချိန်မှာဒီ social media မှာလည်းကျွန်တော်တို့ဒီဟိုအဲ့ဒီတော့မြန်မာ bloggers society ပေါ့နော်အခုတော့ကျွန်တော် blacklist လုပ်လိုက်ပါအဲ့ရအဲ့ရကျွန်တော်တို့စစ်တမ်းနေလုပ်တဲ့ခါမှာအဲ့အချိန်မှာကျွန်တော် highest performing lifestyle blogger ဖြစ်တဲ့အဲ့အချိန်မှာကျွန်တော်သဘောကျလူတွေအများကြီးပဲအဲ့ဒီအဲ့ဒီတော့ကလည်းကျွန်တော်နဲ့ဆက်ပြီးတော့ပေါ့နော်ဒီလုပ်ဖို့ project တွေဆိုတော့တကယ်ဒီထိတ်တန်းဒီမင်းသားမင်းသမီးတွေ influencer တွေနဲ့လုပ်ဖို့ campaign တွေလည်းအများကြီးရှိပြကျွန်တော်အဲ့ဒီတော့ကဒီ blogging ရဲ့ဒီ take ကိုရောက်နေလို့ပြောလို့ရအဲ့ခါအနေမှာရုပ်တရက်ကြီးအဲ့လိုဝိုင်းပြီးတော့လူတွေဝိုင်းဆဲလူတွေဝိုင်းပြောမဟုတ်တာဟုတ်တာလည်းမဟုတ်ကျွန်တော်မဟုတ်တာလည်းဘာမှမလုပ်ထားခဲ့ဘူးအဲ့ဟာကိုဝိုင်းပြောတဲ့ခါမှာပတ်ဆက်ကိုစိတ်ညစ်တယ်ပတ်ဆက်ခံစားတယ်ပြောရင် social media ကြီးကိုလုံးဝမုံသွားတာမလုပ်ချင်တော့ဘူးဆိုပြီးတော့ဖြစ်တာအဲ့မလုပ်တော့ဘူးဆိုပြီးတော့မလုပ်လိုက်တာဒါပေမဲ့လည်းနောက်ပိုင်းကျတော့တည်မလားကိုကလည်းဒါကိုဝါသနာလည်းပါတယ်သူသဖြင့် Michelle လည်းတိုက်တွန်းတယ်ကွာပြီးတော့မှကျွန်တော် following ဆိုလည်း Facebook မှာလည်း7000ကျော်ရှိပြီဗျ YouTube မှာဆို subscribe 1000ကျော်တော့ဒါကြီးကိုတကြီးအများကြီးရင်းနှီးခဲ့ရတာဖြစ်တဲ့တို့ကတို့ကလည်းဟို family တွေပါတယ်လည်းအားပေးတယ်ကွာပြန်လုပ်ပါလာပေါ့ကို့မှာလည်း share လုပ်ရတယ်အများကြီးရှိတယ်ကိုကိုရန်ကလည်းပြောလို့ရှင်ဟို vlogger မလုပ်တော့ပေမဲ့အချိန်လုံးကကိုရဲ့နေစဉ်ဖြစ်ပျက်လေးတွေကိုတင်နေတယ်နောက်တစ်ခုကပြီးတော့ကိုနဲ့တချင်တော့တူတူလုပ်ခဲ့တဲ့လူတွေကိုနောက်မှလုပ်တဲ့လူတွေတောင်မှအဲ့လိုမျိုးအခုချိန်မှာနေရာတနေရာကိုရောက်နေတာကိုတွေ့တယ်ဗျာအဲ့တော့တို့အတွက်ပြောလဲပြောလို့ခါလဲကြောက်လဲမနာလို့တို့အရန်လုံနေငါလည်းလုံနိုင်တာပဲပေါ့သိရမလားအဲ့လိုမျိုးဖြစ်တော့ဒါလည်းအကြောင်းပြန်လုပ်တာပါသူတို့လည်းလုံနိုင်တယ်ငါလည်းဘာလို့မလုံနိုင်အောင်ပါလဲပေါ့နော်အဲ့လိုအဲ့လိုနည်းနည်းမာနာလည်းရှိတာပေါ့အဲ့လည်းပြန်လုပ်ဖြစ်တာပေါ့အမ်ဘောလုံးအကြောင်းပြောတာနဲ့စသတာဆိုအရင်လိုဘောလုံးအကြောင်းမပြောတော့ဘူးလားဆိုတော့ဒါကတော့ဟိုတခြားဘောလုံးပွဲပရိသတ်တွေတော့တီးမှာပေါ့နော်ကျွန်တော်က2019လောက်ကနေစပြီးတော့ကျွန်တော်ရဲ့နောက်တငယ်ချင်းနှစ်ယောက်ရဲ့ပေါင်းပြီး The Inside Forward ဆိုတဲ့ဒီဘောလုံးအကြောင်းပေါ့နော်ဘောလုံး podcast အဲ့အချိန်တုန်းကလည်းပြောရရင်တခြားမိုင်းအခုတော့အရန်များသွားပြီပေါ့နော်အဲ podcast ဘောလုံးအကြောင်း fan page တွေအများကြီးပဲရှိအဲ့တော့မရှိဘူးအဲ့တော့အဲ့တော့11 media တခါလေတနေ့ဒီကိုနန္ဒဝင်ရဲ့ video လေးတွေတော့ရှိတယ် YouTube မှာအဲ့ဒါပဲရှိတယ်အဲ့တော့ကျွန်တော်တို့ဘောလုံး podcast လောက်တာပေါ့နော်အဲ့တော့အရင်လိုမပြောတော့ဘူးလားဆိုတော့မပြောဖြစ်တော့ဘူးမပြောဖြစ်တာအဓိကအကြောင်းရင်းကဟိုကျွန်တော်အရင်လောက်ဘောလုံးပွဲမကြည့်ဖြစ်တော့ဘူးဘောလုံးအကြောင်းတွေလည်းထွက်ထဲဝင်ဝင်ဖတ်ဖြစ်တော့ဘူးပြီးတော့အခုဘောလုံးကလည်းအရင်ဟို data driven ဖြစ်လာတယ်အဲ့တော့ဘောလုံးကပွဲကြည့်အောင်လည်းမပြီးသေးဘူးဘောလုံးပွဲရဲ့အကြောင်း data တွေလည်းတခြားဖတ်တခြားနားလည်းတခြားပြန်ပြောနိုင်မှဒီ focus ကိုလုပ်နိုင်မှာပေါ့နော်အဲ့တော့ကျွန်တော်မှအချိန်မပေးနိုင်အောင်အဲ့တော့မပြောဖြစ်တာပါပြီးတော့ page ကလည်းအခုချိန်မှာဒီ big match တို့နေမျိုးတို့နဲ့အရင်ကတည်းတခြားလေး run ပြနေတယ်နောက်သူတို့ဟာသူတို့ running schedule ရှိနေပြီးသားဆိုကျွန်တော်လည်းမဝင်ကျွန်တော်ဘူးကျွန်တော်လည်းပြီးတော့အဲ့ဒါအပြင်ကိုဒီအလုပ်နဲ့လည်းဒီ alu podcast လည်းရှိတယ် zia vlog ရှိတယ်ကျွန်တော်မဝင်နိုင်အောင်ပေါ့နော်အဲ့ဒါကြောင့်မလုပ်ဖြစ်တာပါ boxing day special ဆိုတော့ boxing day special တော့မလုပ်ဖြစ်ဘူးဒါပေမဲ့တကူးခုတော့လုပ်မှာပါတကူးခုတော့လုပ်မှာဆိုအခုကျွန်တော်လည်းမြန်မာပြည်ပြန်ရောက်နေတဲ့အတွက်ဟိုဒီ page ကလည်းနည်းတွေးဖို့တော့ရှိရတယ်တခုခုတော့လုပ်ဖြစ်မယ်ထင်ပါတယ်အာနောက်တစ်ခုကလည်းဒီဘောလုံး page အကြောင်းနဲ့ဆက်ဆက်နေပါတော့ chat ကမိထားတာပါအာ pro bm တို့နဲ့ဘယ်တော့ကစသတာလဲတဲ့2018လောက်ထဲက pro ရဲ့ vlog တွေကိုစကြည့်ခဲ့တာဟိုတလောက bm တို့ page မှာတွေးမိလို့ပါ love your content thank you ပါအာ bm တို့နဲ့တည်တာကကျွန်တော် 2008 ပေါ့နော် lbc ကိုပြောင်းတဲ့အခါမှာကျွန်တော်က big match တို့အခမ်းအနားရောက်သွားပါတော့ big match ရဲ့နာမည်အာအောင်ချင်းမင်းပေါ့နော်အောင်ချင်းမင်းတို့အခမ်းအနားရောက်သွားအဲ့မှာတွေကစသတာအဲ့ဒီကအောင်ချင်းမင်းနဲ့ဘောလုံးကံပြတ်တယ်နောက်တစ်ခါကျွန်တော်တို့အင်္ဂလန်ရောက်လာတော့လေအောင်ချင်းမင်းကနော်တင်းဟမ်မှာနေတယ်ကျွန်တော်ကဂလာစကိုမှာနေပေါ့အင်္ဂလန်မှာလည်းတွေ့ပြတယ်ကျွန်တော်ဘလုံးကြောင့်လည်းပုံမှန်ပြောပြတယ်နောက်တစ်ခါအဲ့ဒါကျွန်တော်ဒီ inside forward ဆိုတာမလုပ်ခင်မှာအောင်ချင်းမင်းနဲ့ဒီဂျပန်ပေါ့နော်Ramen JP IMGP တို့ကလည်းဟို the ranting and banting football ဆိုတော့အင်္ဂလိပ်လိုပြောတဲ့ football podcast မှာလေးစနေပြီပေါ့နော်အဲ့မှာကျွန်တော်က inside forward လောက်တယ်လောက်ပြီးတော့လောက်ပြီးတပတ်အနေမှာပဲစပြီးတပတ်အနေမှာကျွန်တော်အဲ့ဒီ RMJP Reman Japan နဲ့အဲ့ဒီ big match မှာအောင်ချင်းမင်းတို့ကြောင့်ခေါ်လိုက်တယ်အဲ့မှာဒီ inside forward ဆိုစပြီးတော့ဖြစ်လာတယ်အဲ့တော့အဲ့ဒါ BM no page တော့မဟုတ်တာကျွန်တော်ရဲ့ page ပဲမှန်အောင်ပြောတာအန်က side podcast မလုပ်တော့ဘူးလား side podcast ဆိုတာကတော့ဒါဟို inside forward မှာဘောလုံး page မှာလုပ်တဲ့ဟာပဲ side ဆိုတော့ side guy ရဲ့အတူကောက်ပါ side guy ကဘယ်လိုဖြစ်လာလဲဆိုတော့ side guy ဆိုတာ Man U fan တွေကို side guy လို့ခေါ်တယ်ဒီစနိုးနဲ့ခေါ်တယ်နာမည်ပေါ့နော်အဲ့တော့ side guy podcast ကို side podcast ဆိုခေါ်ရတယ်ပေါ့နော်အဲ့ဒါကတော့အခုကတော့အလင်းသင်းလို့တော့လုပ်ဖြစ်တယ်Man United အကြောင်းကလည်းခုနကပြောတဲ့အတိုင်းပဲကျွန်တော်ဘောလုံးပွဲကြည့်တဲ့အချိန်ရောဘောလုံးပွဲကိုကျွန်တော်အဓိကကဟိုလေ့လာတဲ့အချိန်ရောအရင်နေ့တည်းကပြောမှာကျွန်တော် podcast တွေလုပ်လဲလူတွေအတွက်နားထောင်တာမတန်ဘူးလို့ထင်တယ်ဗျကျွန်တော်အရင်ဒီ podcast ဆိုကျွန်တော်ပြင်ဆင်နိုင်အားတွေ research လုပ်နိုင်အားတွေမရှိဘူးပေါ့နော်အဲ့တော့အဲ့လိုဘယ်လိုပြောရမလဲကျွန်တော်ဒါ full time podcaster full time content creator ဖြစ်သွားခင်ကျွန်တော်ပြန်လို့လိုမျိုး website ကိုလည်းကျွန်တော် part time လုပ်မှာပေါ့နော်အခုတော့ကျွန်တော်အလင်းတင်လို့ပဲလုပ်သွားတာပေါ့နော်ကဲဘောလုံးအကြောင်းတွေတော့အများကြီးပြောလိုက်ပြီအဲ့တော့နောက်ဆုံးမေခွန်းလေးပေါ့နော်ဒီမေခွန်းလေးကိုနောက်ဆုံးထည့်ထားတာကလည်းနည်းနည်းလေးတိဖြစ်တယ်ပေါ့နော်အဲ့ဒါတော့ကိုဖြိုးမေးထားတာပါလူဖြစ်ဂျိုးနဲ့တယ်ဆိုတာလင်းပေးပါတဲ့လူဖြစ်ဂျိုးနဲ့တယ်ဆိုတာလင်းပေးပါဆိုဒီ question တော့ကျေးဇူးတင်ပါတယ်ပေးတဲ့အတွက်ကျွန်တော်လည်းအဲ့ဒါတော့တခါမှမစဉ်းစားဘူးကျွန်တော်အထင်မြင်ပဲပြောတာပေါ့နော်ဒါကတော့ဟို open question ဖြစ်တဲ့အတွက်လူအများကတော့ကိုအမြင်နဲ့ကိုရှိမှာပဲကျွန်တော်အတွက်ကတော့လူဖြစ်ချိုးနဲ့တယ်ဆိုတာကတော့ဥမာလူတယောက်ရှိမှာဗျာအဲလူတယောက်ကဟိုခြေလက်ဒေသလေးမှာပဲမွေးလာမယ်အတန်းပညာလည်းအများကြီးမသင်ခဲ့ရဘူးအဲသူ့ဘဝမှာလည်းဒီစီစဉ်ဥစ္စာတွေလည်းအများကြီးမရှိသွားဘူးဒီကဘာပတ်တာမျိုးတွေဘာလည်းမရှိဘူးဒီသူဒီခြေရွာလူတယောက်နဲ့ပဲသူအိမ်အောင်ကြမယ်သူကလေးတွေမွေးမယ်ဒါပေမဲ့သူကလေးတွေချာပြုစုပြုထောင်မယ် maybe မတနာပြုရမျိုးဘာညာလုပ်မယ်ဒီသူရဲရွာကျိုးတည်ပိုးခဲ့မယ်ပြီးတော့သူတည်သွားမယ်မဲ့သူ့ရဲ့ life ကို तू အေးစစလေးပဲဖြတ်တန်းသွားတယ်သူ့ရဲ့ life ကို तू လောဘကင်ကင်းနဲ့နောက်သူ့ရဲ့ပတ်ဝန်းကျင် तू ထောက်ကူပြုတယ် तू သားသမီးရဲ့ तू ကောင်းအောင်ပြုစုပြောင်းခဲ့တယ်အဲ့လိုဆိုဒါသူ့ရဲ့လူဖြစ်ချိုးနဲ့တယ်လို့ကျွန်တော်ထင်တယ်ဗျအဲ့လိုပဲထုံနေလကောင်းမယ်နောက်တစ်ယောက်ကထားပါတော့အရန်ချမ်းသာတယ်မိသားစုမှာနယူးယောက်လိုမြို့ကြီးမှာမြို့ကြီးပြကြီးမှာတခုမှမွေးလာမယ်အကောင်းဆုံးဆိုတဲ့ကျောင်းတွေတက်မယ်အကောင်းဆုံးဆိုတဲ့ဘွဲ့တွေရမယ်အချောဆုံးဆိုရဲမင်းသမီးတွေမော်ဒယ်တွေမယ်တွေကိုပတ်ပြီးတွဲမယ်ကားကောင်းဆုံးတွေမောင်းမယ်အလုပ်ကြီးမှာပတ်စံနေအများကြီးရမယ်ဒါပေမဲ့လည်း तू ကသူ့မိသားစုလည်း तू ယူမဆိုင်ဘူးအဲလောကတော့လည်းဘာမှကောင်းကျိုးမပြုသွားဘူးဟိုပတ်စံနေတာယူသွားတယ်စီးစိမ်နေတာခံစားသွားတယ်ဘာမှကောင်းလောကတော့ကောင်းတဲ့ဒီ legacy ပါလည်းမထားခဲ့ဆိုတော့ဒါရောလူဖြစ်ရချိုးနှက်တာလားပေါ့တချို့အတွက်ကတော့ဟာစားတော့စားကောင်းတော့ကောင်းနေစားရတာကောင်းကောင်းစားရစီးရတာ message ရောက်လာတော့ date လို့ရတာလူဖြစ်ရချိုးနှက်တယ်လို့ထင်မှာပဲဒါပေမဲ့ဒါကကျွန်တော်တို့တော့ဒါအတိတ်ပဲမရှိဘူးကျွန်တော်လူဖြစ်ရချိုးနှက်တယ်လို့မထင်ဘူးကျွန်တော်ကိုယ်တိုင်ဆိုရင်လည်းကျွန်တော်တို့ဘယ်ရာကလူဖြစ်ရချိုးနှက်မလဲပေါ့နော်အဲ့တော့ so far တော့ကျွန်တော်တို့လူဖြစ်ရချိုးတကယ်နှက်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်ကိုချစ်တဲ့ကျွန်တော်ကိုကောင်းကောင်းပြုစုပြုထောင်ခဲ့တဲ့ family ရှိတယ်အဲကျွန်တော်ဘဝမှာတစ်သလုံးမတောင်းမတမကြောင်းမကြအေးချမ်းနေခဲ့ရတယ်နောက်တစ်ခါကျွန်တော်ငငယ်တော့ရှိခဲ့တဲ့အိမ်မက်ကရှင်းတယ်ကျွန်တော်အင်္ဂလန်မှာကျောင်းတက်ခြင်းနဲ့ဘောလုံးမဖြစ်ခြင်းနဲ့အဲ့ဒါတော့ dream ပေါ့ dream ဟို PC တော့ dream ဘောလုံးမှာဘလုံးမဖြစ်နိုင်ဘူးအတိရဲ့ဗျာဒါပေမဲ့ကျွန်တော်ဒီအင်္ဂလန်မှာကျောင်းတက်ရတယ်အခုဆိုအလုပ်လွေးလုပ်နိုင်နေပြီအဲကိုပိုင်ကားလေးရှိတယ်အဲအိမ်လေးငှားပြီးတော့နေနိုင်တယ်အဲအခုချိန်မှာအမေဆုံးသွားပြီမယ်လေကျွန်တော်ချစ်တဲ့မိသားစုခရင်လေးရှိသေးတယ်အဲကျွန်တော်ချစ်တဲ့ကောင်မလေးရှိတယ်ဆိုတော့ကျွန်တော်တို့ကဒါကြီးကကျွန်တော်ရဲ့ dream life ကိုကျွန်တော်နေနေရပြီကျွန်တော်တို့ကပြည့်စုံတယ်ကျွန်တော်ဘာမှအတိထက်ပို့ပြီးတော့မလို့တော့အဲ့တော့နောက်ထပ်ကြံနေတဲ့အသက်တာမှာလည်းဆက်ပြီးတော့ကျွန်တော်ခုနအစောက podcast အစမှာပြောခဲ့လို့ပဲကျွန်တော်အဖိုးဘွားနဲ့အဖေနေမကောင်းဖြစ်လာတဲ့အခါမျိုးမှာနာမကျန်းဖြစ်လာတဲ့အခါမှာသူတို့ကိုကျွန်တော်ပြုစုခြင်းနဲ့အဓိကသူတို့နောက်ဆုံးအချိန်မှာကျွန်တော်သူတို့နဲ့အတူရှိခြင်းနဲ့ဘာလို့လဲဆိုတော့ကျွန်တော်ကိုဗစ်တုန်းကကျွန်တော်အမေဆုံးခံဒီအချိန်မှာကျွန်တော်တို့ဒီမှာလဲ pandemic အသေးအတန်ဖြစ်နေတယ်အဲ့ဒါအပြင်ကိုဒီနိုင်ငံရေးအခြေအနေတွေကြောင့်ဒီ lockdown အခြေအနေတွေကြောင့်ကျွန်တော်ဘလို့မှမြန်မာပြည်ကိုပြန်လို့မရခဲ့ဘူးအချိန်မမီတာမဟုတ်ဘူးနော် quarantine ဖို့အချိန်မမီတာမဟုတ်ပြန်ဖို့လည်ရင်လက်မှတ်ကိုမရှိတာအဲ့လိုအခါမျိုးမှာဒီမှာကိုဗစ်ဖြစ်နေလူနာတွေကိုကျွန်တော်အောက်ဆီဂျင်ပေးတိုင်းဆေးပေးတိုင်းသူတို့နဲ့တွေ့တိုင်းစကားပြောတိုင်းသူတို့ပြန်အသက်ရှင်လာတိုင်းမှာကျွန်တော်ကငါ့အမေဘေးနားမှာမရှိခဲ့ဘူးငါ့အမေရဲ့ထွက်သက်ကိုမမြင်ခဲ့ရဘူးဆိုတော့ guilt ကအမြဲတမ်းရှိတယ်အဲ့တော့ဒီ guilt ကိုကျွန်တော်ထပ်ပြီးတော့နောက်ထပ်ကျွန်တော်အဖိုးအဖွားနဲ့ကျွန်တော်အဖေနဲ့မှာကျွန်တော်မခံစားချင်တော့အဲ့တော့ပို့ဆိုတာကျွန်တော်ကလည်းဆရာဝန်ဆရာဝန်ဆိုတော့တခြားလူနာတွေရော ဒီစွမ်းကုန်ဟိုဘယ်လိုပြောမလဲကီယူဆိုင်နေပြီးတော့ဒီကို့အဖိုးဖွားနဲ့ကို့အဖေကိုကီယူမဆိုင်နိုင်လို့ဆိုတော့အထိပဲမရှိဘူးပေါ့နော်အဲ့တော့ကျွန်တော်အဲ့လိုမျိုးကီယူဆိုင်ခြင်းနဲ့ now ကျွန်တော်ဘဝလေကျွန်တော်အေးအေးချမ်းချမ်းဖြတ်သန်းခြင်းနဲ့စီစဉ်ဥစ္စာတလောက်ရှိရမယ်ဒီဟိုအိမ်ကြီးတွေရှိရမယ်ဒီဒီကားကြီးတွေစီးတန်းရမယ်ဆိုတာမဟုတ်ဘူးအနောက်ကျွန်တော် maybe မရောက်ဘူးတဲ့နေရာလေးကျွန်တော်ခီးသွားဘူးခြင်းနဲ့နောက်တစ်ချိန်မှာမိသားစုပါညာရှိလာမယ်ဆိုလဲကျွန်တော်ဒီကလေးတွေပါမွေးလာလို့ရှင်ကလေးတွေကိုဒီသူတို့အတွက်ကောင်းမွန်တဲ့ပညာရေးတစ်ခုပေးနိုင်ရမယ်သူတို့ဒီကောင်းမွန်တဲ့လူသားတွေဖြစ်အောင်ကျွန်တော်ပြုစုပျိုးထောင်နိုင်မှာပေါ့နော်ဟိုဆရာဝန်ကြီးဖြစ်ရမှာအင်ဂျင်နီယာကြီးဖြစ်ရမှာအဲ့ဒါတွေမရှိဘူးသူတို့ဟိုလူကောင်းသူကောင်းတွေဖြစ်ကျွန်တော်ပြုစုပျိုးထောင်ပေးနိုင်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒါကလူဖြစ်ရချိုးနှက်တယ်ပေါ့နော်အဲ့ဒါပြင်ဟိုစောကပြောခဲ့တော့ကတော့ဟိုငငယ်တော့ကတော့ maybe စေချောင်းစာဝန်တော့ကတော့ဒီဒီကျန်းမာရေးဝန်ကြီးဌာနမှာဝန်ကြီးဖြစ်ရမယ်ပါရှိတာပေါ့နော်ခုတော့အဲ့လိုမရှိပါဘူးအဓိကတော့ဒီကိုယ့်ရဲ့ပတ်ဝန်းကျင်ကိုကိုယ်နဲ့ထိတွေ့နေတဲ့လူတွေကိုနောက်တစ်ခါဒီကိုယ့်ရဲ့ဒီ podcast နားထောင်နေလူတို့ YouTube ကြည့်နေလူတွေအတွက်ကိုတော့တခုခု maybe ကျွန်တော်နောက်ဆုံးသိသွားတဲ့ခါမှာလဲလူကောင်းမွန်တဲ့ legacy လေးတော့ခြံခဲ့ခြင်းတယ်ပေါ့ဗျာအဲ့လောက်ဆိုကျွန်တော်လူဖြစ်ရချိုးနှက်တယ်လို့ထင်ပါတယ်ဒီတော့ question တွေတော့ဒီလောက်ပဲပေါ့เนาะတခြားဟိုဒီ UK visa နဲ့ပတ်သက်တဲ့မေးခွန်းတခုရှိတယ်နောက်တစ်ခါဒီနိုင်ငံခြားမှာ service industry အကြောင်းလေးမေးထားတဲ့မေးခွန်းတခုရှိတယ်ပေါ့เนาะအဲ့ဒါလေးတွေကတော့ကျွန်တော်comment ထဲမှာပဲကျွန်တော်ပြန်ပြီးဖြေပေးပါမယ်အဲ့တော့ဒီနေ့မေးတဲ့မေးခွန်းလေးတော်တော်လေးကိုကောင်းပါတယ် အဲ့တော့ဒီနေ့ကတော့လုံးဝ unfiltered ဖြေထားတာပေါ့เนาะအဲ့တော့အချိန်ပေးပြီးနားထောင်အောင်ကြိုးနှက်မယ်လဲထင်ပါတယ်ကျွန်တော်ဒီဟာလေးတော့တခုမြင်တဲ့အခမ်းအနားပေါ့နော်ဒါတော့တခြား podcast style လည်းလုပ်တယ်ပေါ့နော် YouTube တွေဘာတွေမှာအမ်ဒီကကျွန်တော်တို့ podcast တွေကိုဖြစ်နိုင်လို့ရှိရင်အမ် channel subscribe လုပ်ရတယ် subscribe လုပ်ပေးပါအမ် Facebook မှာလည်း like လုပ်ပေးပါအမ်ပုံမှန်လည်းနှောင့်ပေးပါပေါ့နော်ဘာလို့လဲဆိုတော့အဲ့လိုမျိုးအခုကကျွန်တော်ဆိုလို့ရှိရင်ဒီ podcast page က Facebook မှာဆိုလို့ like က4000လောက်ပဲရှိသေးတယ်ပေါ့နော်အဲ့တော့ကျွန်တော်တခါလေးရတော့လေဒီဒီ creator အကြီးတွေဥမာဆိုပြကျွန်တော်တို့ကျွန်တော်ဟိုပါမှာဆို comment မှာဆိုဒီ Jimmy တို့ပါတော့ကျွန်တော်ကျွန်တော်ဟို invite လုပ်ပေးဖို့ပေါ့နော်တောင်းဆိုကြရပေါ့နော်အဲ့လိုလူမျိုးတွေကြောင့်ကျွန်တော် invite လုပ်ဖို့ကလည်းပြောရမလဲအားနာတယ်ဗျအားနာတယ်ဆိုတာသူတို့ရဲ့ image ကိုခေါ်သုံးပြီးတော့ကျွန်တော် channel grow လုပ်ရမှာဘာညာမျိုးကြတော့လေသူတို့အဲ့လိုမျိုးကြီးမလုပ်ချင်ဘူးပေါ့အဲ့တော့please ကျွန်တော် listener တွေကပဲဒီကျွန်တော် channel လေးပို့ပြီးတော့ grow ဖြစ်လာအောင်ဝိုင်းပြီးတော့ like လုပ်ပေးကြပါဝိုင်းပြီးနားထောင်ပေးကြပါဝိုင်းပြီးတော့တငယ်ချင်းတွေမိတ်ဆွေတွေဝေမျှပေးပါပေါ့နော်အဲ့ဒါဆိုရင်တော့ကျွန်တော် channel လေး grow လာတာနဲ့အမျှကျွန်တော်လည်းနောက်ထပ်နောက်ထပ်နောက်ထပ်ပေါ့နော်ပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်ပို့ပြီးတော့စကားပြောစရာအများကြီးရှိမဲ့နောက်ကျွန်တော်ရဲ့ dream list ရဲ့ guest တွေကျွန်တော်ခေါ်နိုင်မယ်ပေါ့နော်အမ်ခုဆိုလဲကျွန်တော် dream list ရဲ့တော့အဟောပေါ့တယောက်တော့ခေါ်ယူသွားပြီပေါ့နော်ကိုထွန်းထွန်းဆိုလဲကိုထွန်းတော့ကျွန်တော်နဲ့အရင်နေ့ကလည်းတည်နေတော့ပေါ့နော်သူကလည်း willingly လာတယ်ပေါ့နော်အဲ့လိုကျွန်တော်နဲ့မတည်တဲ့လူတွေကကြတော့လူတွေလို့ plain လာပြီးတော့ podcast ကိုလာထိုင်ဖို့ပြောဖို့ကြတော့လဲသူတို့ဘက်ကအဲ့လိုမျိုးပေါ့နော်ဒီ page ကို free promotion ဆင်းပေးရမှာဖြစ်မှာဆိုတော့ကျွန်တော်မလုပ်ချင်တော့ပါအားလုံးပဲအကျေးဇူးအများကြီးတင်ပါတယ်နောက်2024မှာလဲပို့ပြီးတော့စိတ်ဝင်စားဖို့ကောင်းမဲ့ content မျိုးတွေကျွန်တော်စူးစမ်းပြီးတော့လုပ်သွားပါဦးမယ်လုပ်သွားပါဦးမယ်အားလုံးပဲ bye bye